1368ခုဝါကောင်လကွယ်နေ့ပဲခူတိုင်ပဲခူမြို့ဆွတောင်းပြည့်ရှင်မတော်စေတီတော်မြတ်စွာဘုရားရဲ့ရင်မြင်တော်ပေါ်မှာရှင်ရင်ကျင်းပါပြုလို့အပ်တဲ့ဝါတွင်ဓမ္မသဘင်တရားပွဲ800တို့တရားလူခံရရောက်ရှိလာကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးပေါင်းတော်ကောင်းတို့အားဓမ္မဒါနအမတဒါနအနေအားဖြင့်ပေးလှူဟောကြားအပ်သည့်ပိစုပတ္ထကသင်ညထေရအပါဒံတရားအဲ့ဒီတရားကိုဘုန်းကြီးတို့ကမြန်မာနာမည်လေးပေးပြီးတော့တရားကောင်းစဉ်လေးဘုန်းကြီးတို့တရားချက်ခင်ဆွေကောင်းဝင်တဲ့သူတော်စင်တို့ကိုပြောပါတယ်ဒီနေ့ခေါ်မဲ့တရားကဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကစေတီကြီးတည်ထားသွားတဲ့ယဟန္တာတပားရဲ့အကြောင်းပေါ့စေတီတည်စဉ်ကာလကတော့ယဟန္တာမဟုတ်ပါဘူးဘလူမင်းကြီးပါပဲဘလူဘဝကစေတီကြီးတည်ထားခဲ့တဲ့ကုသိုလ်ကံကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာတော်ဂေါရမမြတ်စွာဘုရားသာသနာတော်ရောက်လာတဲ့အခါကျတော့ယဟန္တာတပားရဲ့လို့ထင်ရှားသွားတဲ့ယဟန္တာကြီးတပားရဲ့အကြောင်းကိုပြောပြမှဆိုတော့ဘုန်းကြီးစိတ်ထဲဗာစိတ်ကူပေါ်လာတော့လို့ဆိုတော့ဘုန်းကြီးတို့ပြီးခဲ့တဲ့တဘိုးတွေလာလောက်ကမင်းဘူးရွှေဆက်တော်ဘုရားကိုခွန်ကြီးတို့ရောက်သွားတယ်ရောက်သွားတော့ကိုရွှေဆက်တော်ဘုရားမနဲ့စောစောအာယုံတက်ချိန်မှာတိရကူဆရာတော်ကြီးခေါ်လာတဲ့တိတ်ခွေရွှေဆက်တော်ဘုရားကုန်းတော်ဘကန်းညဖွင့်ရွှေဆက်တော်ဘုရားတမိုင်ဒီတရားဘုန်းကြီးနာခဲ့ရတယ်အဲ့ဒီမှာတည်းကဘုန်းကြီးစိတ်ထဲမှာဗာစိတ်ကူပေါ်လာတော့ဆိုတော့တို့ဘကူးမြို့မှာနေပြီးတော့ရှင်မတော်ဘုရားကြီးရဲ့တမိုင်းဆရာတော်တန်ဃာတော်တွေအဟောတင်နေတယ်အဟောနေတယ်ဆိုရင်ဘုန်းကြီးမကြောက်ဘူးတလို့ပဲရှင်မတော်ဘုရားတမိုင်းဟောတယ်ဆိုတာနောက်တက်ကဘုန်းကြီးတို့တီရိကူဆရာတော်ကြီးပဲဒီစီဒီခွေတွေပါနေထုတ်ထားတာရှိတယ်မြတ်ဖရာရွှေတကုံဆိုပြီးတော့ရွှေတကုံဖရာသမိုင်းလည်းပဲတီရိကူဆရာတော်ကြီးကဟောထားတာရှိတယ်ရွှေဆက်တော်ဖရာသမိုင်းလည်းပဲတီရိကူဆရာတော်ဟောထားတာရှိတယ်ရှိတော့ကိုဘုန်းကြီးကအဲ့ဒါရွှေတကုံဖရာသမိုင်းကိုရွှေဆက်တော်ဖရာသမိုင်းကိုသုံးနှစ်ခုလုံးကိုနာကြားပြီးတော့ဘုန်းကြီးစိတ်ထဲဘယ်နဲ့ဖြစ်လာတော့ဆိုတော့ငါရွှေမော်တော်ဖရာသမိုင်းဟောရရင်ကောင်းလိမ့်မယ်ထင်တယ်စိတ်ထဲဒီလိုဖြစ်တယ်ဒီလိုဖြစ်တော့ကိုအဲ့ဒါဘုန်းကြီးတို့ရှင်မတော်ဘုရားသမိုင်းစာအုပ်ရှားရလာတဲ့အခါကျတော့အဲ့ဒီတဲကထုတ်เสียရှိတာတွေထုတ်ဆိုတော့ဘုရားသမိုင်းကြီးတက်တယ်လည်းမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကစေတီကြီးတည်ထားလို့ယဟန္တာဖြစ်သွားတဲ့ယဟန္တာကြီးတပါးအကြောင်းလဲငါထက်ပြိုးအောင်မှဖြစ်မဲ့ထင်ပြီးတော့အဲ့တော့ဘုန်းကြီးကဘုရားလက်ထက်ကအဖြစ်အပျက်နဲ့ပေါင်းပြီးတော့ဒီနေ့ဟောမယ့်တရားဟာဘုန်းကြီးတို့ဘုရားတိုင်ရွှေမော်တော်ဘုရားသမိုင်းဟောမလို့ဘာတရားလဲပကူးမြို့မှာနေပြီးတော့ဒီဘုရားကြီးရင်မြင်တော်ဘုကိုရောက်ပြီးတော့ဒီဘုရားကြီးဘယ်သူစတည်သွားတယ်လဲမသိဘူးဒီဘုရားကြီးမှာဆံတော်ဘယ်နှစုကိန်းဝင်နေတယ်လဲမသိဘူးသိတယ်လားမနာပြောမသိဘူးဘုန်းကြီးတို့လည်းမသိဘူးတမိုင်းဖတ်မှသိရတာရှိုးတော့တမိုင်းဆိုတာကလည်းပဲစာအုပ်ဆိုတော့ဖတ်ရင်ဖတ်ရင်နဲ့တော့ကြာအကြောင်းပေါ်လာလိုက်စာမျက်နှာလေးမှတ်ထားလိုက်ခြားထားလိုက်ကြက်ထားလိုက်ကိုရောက်ဒီရောက်နဲ့နောက်တော့ဘယောက်မှမသိတော့ဆိုတော့ gain စာအုပ်ဖတ်တာတဲ့သူများပြောပြတာဘယ်ဟာကနားထောင်လို့ကောင်းလဲအေးဟုတ်တယ်သူများပြောပြတာနားထောင်လို့ကောင်းတယ်ဘူးပြောပြမလို့အဲ့ဒါသူနေရာနဲ့သူတရားလိုက်အောင်ဟောမှဟုတ်လားဘုရားသခင်ကျင်းပတဲ့တရားပွဲကဘယ်မှာကျင်းပတာတုံးဆိုတော့ဘုရားရင်မြင်တော်ပေါ်မှာကျင်းပတဲ့တရားကဘာမှာကျင်းပတာလဲ အေးဒီဘုရားစေတီတော်ကြီးရဲ့ရှင်မတော်စေတီတော်ကြီးရဲ့ရေမြင်တော်မှာကျင့်ပါတဲ့တရားပွဲဆိုတော့ရှင်မတော်သမိုင်းခေါ်တာတဘာဝကြလားမကြဘူးလားအေးမြောက်ပေးမြောက်ပေးအောက်ကနေကြားလားဟောခြင်းနဲ့ဘုန်းကြီးကလည်းဟောခြင်းနေလို့ရှားထားတာကြာပြီသမိုင်းကိုအဲ့ဒါဘုန်းကြီးစိတ်ထဲဒါလေးအကြံပေါ်လာတာလေးရှင်ဦးစွာပြောပါတယ်တိတိကူဆရာတော်တို့လည်းပဲမြတ်ဘုရားရွှေရကုံဆိုပြီးတော့ရွှေရကုံဘုရားသမိုင်းခေါ်ထားတာရှိတယ်ဘုရားတိုင်နော်အဲ့တော့ပြောတရားကြီးတယ်ဟိုချမ်းမြေမြန်ဘုန်းကြီးကပဲနဲ့ရှင်မတော်ဘုရားပေါ်တက်ပြီးတော့ဘုရားသမိုင်းပြောသွားတော့ဆိုတော့ဘုန်းကြီးတို့ရဲ့လေးစားလောက်ရတဲ့ဆရာတော်ကြီးတွေကလည်းပဲရွှေဆက်တော်ဘုရားသမိုင်းတို့ရှင်တကုံဘုရားသမိုင်းတို့ဒီလိုဟောရခဲ့တာတွေရှိတော့ဘုန်းကြီးတို့ကလည်းပဲအဲ့ဒါဒီနေ့တော့တို့ဘကုမြို့သူမြို့သားတွေကိုလာပြီးတော့ဥလာချနေတဲ့ဘုရားကြီးမှာဆန်တော်ဗနစုကိန်းဝတ်တယ်လေဒီဆန်တော်တွေကိုဘသူပင့်လာတာလဲဒီဘုရားကြီးကိုစတဲ့တော့ကညံတော့ဘလောက်ရှိတယ်လဲဒီဘုရားကြီးကမြေငလျင်ဘယ်နဲ့ကျင်းခတာကိုခံတော်မူရတယ်လဲဆိုတာတွေကိုစုံစုံလင်းလင်းဖြစ်ဘုန်းကြီးတို့ခဏိဟောမဲ့တရားဒီရွှေမော်တော်ဘုရားသမိုင်းလို့ဒီလိုလေးပဲနာမည်လေးပြလိုက်ကြရအောင်ဟုတ်ပြီလားအေးရွှေမော်တော်ဘုရားသမိုင်းဟောမယ်ဆိုတော့အဲ့ဒီဘုရားသမိုင်းနဲ့တွဲဖက်ပြီးတော့ဘုရားလက်ထက်ကဇေတီတည်သွားတဲ့ပြစ္ဆုပတ္တကသင်္ညထေရအပါဒံတရားအဲ့ဒီနှပြပေါက်ဆက်လို့ခဏရှင်မတော်ဘုရားသမိုင်းခေါ်ချပြောချနာချကြီးညိုကြည့်ကြရအောင်အဲ့ဒါကြောင့်မို့လို့အဲ့ဒီရှင်မတော်ဘုရားသမိုင်းမဟုတ်ကြသည်မိမနာကြသည်မိမတရားပိုင်ရှင်ဖြစ်တော်မူတဲ့ဘုန်းတော်ကြောင့်မသခင်တပည့်ညုဘုရားရှင်ကိုတော်မြတ်ကြီးကိုရိုသေသောလက်ဟုရှင်မောရှင်ခေါ်၍ဓမ္မတပည့်စတင်ဖွညာရအောင်အလုံးပရိသတ်ပေါင်းသူတော်ကောင်းတို့ကလက်အုပ်ချပြီးတော့ဘုရားရှင်ကိုယ်တော်မြတ်ရဲ့ဂုဏ်လေးကိုအာယုံပြုနေပါဘုရင်ကဓမ္မတဏပလင်ဌာနကနေပြီးတော့ဘုရားရှင်ကိုယ်တော်မြတ်အားချီးကျူးကိုရုံးပူဇော်အပ်တဲ့နမကာရဘုရားရှင်ကိုဖြင့်ဘုရားရှင်ကိုပူဇော်၍ဓမ္မတပင်စတင်ပွညာရအောင်ဥရိတိဒါနီလောကိညုစန္ဒီမှာဓမ္မတည်တကူဘဝတေတိအိမေဇံတုဓမ္မရံတိဓာတုစုဒါနိဒါနိဘုရားနိဟုသောယရဏစံယုံကြောင့်တရပံငုံတို့ဖြာဖြာစံစုံတင်း၍စွမ်းငုံပင်အမိယခုကာကာလသမယ၌ဓမ္မတိရကုရွှေမြအယောင်နေလာယောင်ထွေထွေလာယောင်တို့ထဲကလေးကရမကအဝင်းကြည်ပ၍အလင်းတိတလာဖြားများပွားနိုင်သဖြင့်ကဘာတလောမှာယရဏတရားတိဟုသောအကြောင်းဝါလည်းရှိတော်မူပါပေထသောလောကိညူလူအကြောင်းတွင်နာအကြောင်းတွင်ဗြဟ္မာအကြောင်းတွင်နဲ့ကဘာအကြောင်းတွင်ရှိရှိသမျှမိမိယယအခက်မဲ့ထင်းမျက်ရှင်ပဲတည်းများလက်တင်ထားတဲ့သောအင်ကြဝေပံသဗ္ဗညုတရွှေညာတော်ဖြင့်ဧကံသိမြင်တော်မူပါပေထသောစန္ဒီမာတကဝလုံးမှာသာဆုံးထိတ်ဆုံးဖြစ်၍စိတ်တလုံးမြတော်ရာလိုခဏမပေါ်လာလျင်တမျောကမန္တိလင်းရသည့်သံဝင်ပွင့်ပုံတွင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဥရေတိအမိုက်ကိုမေခွာရှောင်းအမောင်းကိုပြန်ခွင်း၍အလင်းတတကြီးကြီးနဲ့ဘောဦးကြီးတောင်းထင်စီမှာမြားရောင်ကြီးတဖိတ်ဖိတ်နဲ့တရရိပ်ပေါ်ထွန်းတော်မူခဲ့လေပြီစန္ဒီမှာလေးယုံကိုလဲရ၍လေးရကိုမြန်တော်မူတိရဂုမြန်နန်းနေလားစံယရဏဖြစ်တော်မူပါပေသောဘုရားရှင်ကိုယ်တော်မြတ်ကြီးဖရာတွန်တွင်းဘူအပြင်းဘူအစင်ဘူကံဘူကန့်ကြသဖြင့်အဘုဒ္ဓရှင်သူတွေကိုဘုဒ္ဓတွင်ချုပ်ငြိမ်အောင်ယုတ်သိမ့်အများစေနိုင်သည့်ဧဝပိုင်ဖြစ်တော်မူသောရှင်မြတ်ကြီးသည်ဓာတုစုရှေ့ရှေ့သောပါရမီသဗ္ဗအညိတဆောင်း၍မြတ်သောဘဝဒနာခိုင်ညာသဖြင့်ဓမ္မရာအတိုင်းဖြောင်းမစွာနေကြကုန်သောဣမေဓာတုရှေ့ဘဝဇယိုင်တို့ကြောင့်အေးမြတ်ဘုရားကြိုက်၍နေကြကုန်သောထိုထိုမြတ်စွာတတဝအနန္တမသမြတို့ကိုဓမ္မရာတိဂုံတော်ညွန်၆စုံជីវုံတော်၆ခန်းတရားတော်ဒီဟုသောမြတ်ရောင်ကြီးပန်းတို့ဖြင့်ဘဘတေတိပါရမီဒိဋ္ဌမချိုခဲ့ကြသည့်အတိုင်းနိဗ္ဗာန်မြို့နန်းအမတံမြေမှာချမ်းသာစေမောင်ရွှေမတန်းရအောင်
ယံဝေဇံတကြည်ကြည်တလီလီပါပါဝင်၍ထွန်းလင်းတော်မူလဲပါကဘာအမောင်မတိမြာယောင်ကြီးညွန်ဘုဒ္ဓဖြင့်အထွန်းကျင့်တရေမဆုံးနိုင်သည့်ရွှေမောင်းကင်ကိုယ်တော်မြတ်ကြီးဖျာဆိုလိုက်ပါစัจ java ဝလာအနန္ဒနာယေလုံးလုံးခန့်သိမ့်တတ္တဝါတွေကိုမတန်တန်ပူပန်ဆွဲတဲ့ကိုစင်းရဲ့လက်ကင်ပါစေဘေးအတန်တန်ရန်ခန့်သိမ့်တို့ကြောင်ငါတိတ်လို့ငြိမ့်ပါစေစိတ်မှာတန်တန်ပူပန်ဆွဲတဲ့စိတ်စင်းရဲ့လင်ကင်ပါစေစိတ်ရဲ့ကုန်ခန်းနိဗ္ဗာန်နဲ့သမြန်နိုင်ပါစေအဲဒါကဗုဒ္ဓဟောကြားမေတ္တာထဘွားတဲ့အတန်ပါပဲစัจ java ဝလာအနန္ဒနိုင်လုံးလုံးခန့်သိမ့်နဗ္ဗမာတွေကိုမတန်တန်ပူပန်ဆွဲတဲ့ကိုစင်းရဲ့လက်ကင်ပါစေဘေးအတန်တန်ရန်ခန့်သိမ့်တို့ရှောင်းငါတိတ်လို့ငြိမ့်ပါစေစိတ်မှာတန်တန်ပူပန်ဆွဲတဲ့စိတ်စင်းရဲ့လက်ကင်ပါစေစိတ်ရဲ့ကုန်ခန့်နိဗ္ဗာန်နဲ့သံမြန်နိုင်ပါစေအဲဒါကဗုဒ္ဓဟောကြားမေတ္တာထဝါတဲ့တန်ပါပဲတပ္ပိတေယဝဝဇန္တုသောကောရောကောဝိနာတတုမန္တေဘွန်တွန်တရာယသုခိတိကာယုကောဘဝတပ္ပိတေယလုံးစုံသောဘိဥပယောဂံအန္တရေဟုသမ ्या ပေါင်းတို့သည်ဝိဝေသံတုရှောင်လွဲပြောက်ပြကြပါစေကုန်သောကောသသောကတရားတိ၎င်းယောကောသကအနာယောဂတိ၎င်းဝိနာတတုပြောက်ပြပါစေအန္တရာယအန္တရေပေါင်းတို့သည်မာဘုံတုမကြမရောက်ကြပါစေကုန်လေဒုက္ခိဒုက္ခိတံကိုယ်စိတ်နှဖျားကျမ်းမှချမ်းသာဝန္တာကြကုန်သည်ဖြစ်၍ဒီကာယောဂတရားတန်းကိုကြော်လန်းနိုင်ကြကုန်သည်ဘဝတုဘဝတုကောင်းစွာမသွေဖြစ်နိုင်ကြပါစေကုန်တည်းမေတ္တာအာတိတမေတ္တာပဋ္ဌာနာများပြုပြီးတော့ရှင်မတော်စီရီတော်ရဲ့ရင်မြင်တော်ပေါ်မှာကျင့်ပတ်အပ်သောဘွားတွင်ဓမ္မသဘင်တရားပွဲကိုဘုန်းကြီးတို့ယခုချိန်ကစတင်ပြီးတော့ဖွဲ့ပါတယ်စေတရပူဇာတရားလို့ရှင်မတော်စီရီတော်ကြီးရဲ့ဘုရားသမိုင်းကိုဘုန်းကြီးတို့မြို့သူမြို့သားနေသူနေသားများသိနိုင်ကြပါစေဒီဘုရားကြီးကိုသမိုင်းเจ้าကိုပြည့်ပြည့်စုံစုံမသိခင်တုန်းကဘုရားကိုရှိခိုးပူဇော်ဖူးမြော်ရတာနဲ့သမိုင်းเจ้าကိုသိသွားပြီးသည့်နောက်မှာဒီဘုရားကြီးကိုဥအကြိမ်ကြိမ်လက်ချရတဲ့စိတ်တက်ချင်းမတူတော့ဘူးလို့မသိခင်တုန်းကပူဇော်ရတာကတစ်မျိုးသိပြီးတော့ပူဇော်ရတာကတစ်မျိုးဒါလို့မဟုတ်လားဘိသရေအေးစေတီတော်ကြီးမှဆန်တော်ဒီဘနစုကိန်းဝတ်တယ်ဒီဆန်တော်တွေကိုဘသူကပင့်ဆောင်လာပေးတာလဲဒါတွေကိုဘုန်းကြီးတို့ပိသပုဂ္ဂိုလ်ကောင်းတို့သိပြီးတော့ဒီရှင်မတော်စေတီတော်ကြီးရဲ့ဌာပနာဓာတ်ကိုဘယ်နေရာမှာတည်ထားတယ်လဲဘသူတွေကစောက်ရှောက်နေတယ်လဲဒါတွေပြည့်ပြည့်စုံစုံဘုန်းကြီးတို့ရှင်မတော်ဂောဘကကထုတ်တဲ့သမိုင်းစာအုပ်
ဖတ်ပြီးတော့ရေးစရာရှိတဲ့မှတ်တမ်းမှတ်ရာတွေကိုရေးလာပြီးတော့ခொနဲ့တက်ကရင်များနဲ့တကွာအလုံးတရားချက်ခင်စိတ်ကောင်းဝင်တဲ့သူတော်စင်တို့အဖွင့်တို့ကနေ့ရတဲ့အချိန်ပိုင်းမှာပြောပြသွားမှာဖြစ်ပါတယ်ရောစေပူဇေယတန်ဗုဒ္ဓံဒိဋ္ဌံလောကနာယကံတတုံတတပမတ္တံပိနေဘူတ္တပိပူဇယေယောနရောအကျဉ်ပုဂ္ဂိုလ်သည်လောကနာယကံလူသုံးပါးတို့၏ရှေသွာကောင်းဆောင်ဖြစ်တော်မူသောဒိဋ္ဌံတံတတောထင်ရှားရှိတော်မူသောတန်ဗုဒ္ဓံမြတ်စွာဘုရားကိုစေပူဇေယအကဲ၍ပူဇော်ကြရ၏ယောဇအကျဉ်သူသည်ကနေဘူတ္တပိပရိနိဗ္ဗာန်ဝေဆံချုပ်ငြိမ်းဘဝဇသိအေးမြတ်တော်မူသောမြတ်စွာဘုရား၏သည်သတ္တဗမတ္တမိမုံငင်းစေခမြလေးဖြစ်သောဓာတုံဓာတ်တော်ကိုပူဇရေကောင်းစွာမဲ့သွေပူဇော်သင်ပါပေပြီတကားတတော်ထင်ရှားမြတ်စွာဘုရားကိုကိုတိုင်ဖူးတွေ့လိုက်လို့ပူဇော်ရတဲ့ကုသိုလ်ကောင်းမှုမျိုးကတစ်ခုတည်းတတော်ထေရှားမြတ်စွာဘုရားမရှိတော်သည့်နောက်မြတ်စွာဘုရားရဲ့ကိုယ်စားမုံညင်းစေခမ်းမြတ်ရှိသောဓာတ်တော်များကိုပူဇော်ရတဲ့ကုသိုလ်ကောင်းမှုကတစ်ခုလို့ဆိုပြီးတော့ကုသိုလ်နှစ်မျိုးပရိသတ်ရဲ့ကုသိုလ်ဘယ်နှမျိုးလဲအဲတတော်ထေရှားမြတ်စွာဘုရားကိုဖူးတွေးလိုက်ရလို့ပူဇော်ရတဲ့ကုသိုလ်ကောင်းမှုကတစ်ခုတတော်ထေရှားမြတ်စွာဘုရားမရှိတော်တဲ့နောက်ပိုင်းမှာဘုရားရဲ့ကိုယ်စားတိထအပ်တဲ့ဓာတုဓမ္မဥဒိဋ္ဌပရိဘောဂမြတ်စွာဘုရားရဲ့ဓာတော်တွေဆံတော်တွေသွားတော်တွေအဲ့ဓာတွေကိုပူဇော်ရတဲ့ကုသိုလ်ကောင်းမှုကတစ်ခုအဲ့ဒီကုသိုလ်နှမျိုးကိုတမေစိတ်တံပတ္တဓမ္မိတမံပုံညာမဟကတံတတမထုပံကရိတဝနာပူဇေဟိဇိနာဓာတုယောစိတ်တပတာဓမ္မိစိတ်ဤကြည်ညိုခြင်းသည်တမေတ္တာပညာတရံပညာစေရဏတို့တေချာအတ္တိတူမြသည်ရှိသောမဟကတံမှန်စွာစင်စစ်မြတ်သည့်အဖြစ်သို့ရောက်သောပုံညာနှင့်ကုသိုလ်ကောင်းမှုသည်တမံအမြဲတည်းစေတူမြပါပေ၏တတမထောကြောင့်ဇိနာဓာတုယောဘုရားရှင်တို့ရဲ့ဓာတ်တော်ဆန်တော်အန္တော်တို့ကိုသုဘကရိတဝါနာစေတီပထောပြုလို့ရဲ့ပူဇေဟိကောင်းကောင်းမဲ့သွေပူဇော်တဲ့ပူဇော်ထိုက်ပါပေမည်တကားဆိုလိုက်ပါတတ်တော်ထင်ရှားမထင်ရှားဖယားနှစုမာသတ္တောထင်ရှားမထင်ရှားဖယားနှစုမာအကျဉ်သူကတဒါထလေးစားပူဇော်ရာအကျဉ်သူကတဒါထလေးစားပူဇော်ရာစိတ်တူညီကကောင်းကျိုးရာတူမြမလွဲပါစိတ်တူညီကကောင်းကျိုးရာတူမြမလွဲပါထိုကြောင့်ဖယားဓာတ်တော်များတည်ထားပူဇော်ပါထိုကြောင့်ဖယားဓာတ်တော်များတည်ထားပူဇော်ပါဧတကြောင့်ဇိနာဓာတုယောဘုရားရှင်တို့ရဲ့ဓာတော်တို့ကိုထူပံကရိတဝနာစေတီပထောပြုလို့ရပူဇေဟိကောင်းစွာမဲ့သွေပူဇော်တဲ့ပူဇော်ထိုက်ပါပေမည်တကားအဲ့တော့တတော်ထင်ရှားမြတ်စွာဘုရားမရှိတော့တဲ့နောက်ပိုင်းမှာမြတ်စွာဘုရားရဲ့ဓာတ်တော်များမြတ်စွာဘုရားရဲ့ဆံတော်များကိုပူဇော်ခွင့်ရကြတဲ့ပုဂ္ဂိုလ်တွေဟာတတ်တော်ထင်ရှားမြတ်စွာဘုရားနဲ့စိတ်ထမ်းအတူတူထမ်းရင်ကုသိုလ်လည်းအတူတူပဲတဲ့ကုသိုလ်ခွဲသေးလားခွဲပါဘူးဗျာကုသိုလ်မတူဘူးလားမတူ ဒါမြေဘုန်းကြီးတို့ဘုကုမျိုးသူမျိုးသားများရှေဘုံရှေကအလုံးကောင်းကြလုံးလို့မြတ်စွာဘုရားရဲ့သံတော်အစ်စ်ကိဝတ်တော်မူတဲ့ရွှေမော်တော်စေတီတော်ဗာစေတီတော်လဲရှေဘုံရှေတီတော်ဗျာဒီရွှေမော်တော်စေတီတော်ကြီးကသက်တော်ထင်ရှားမြတ်စွာဘုရားဘုကုမျိုးကိုကြွလာပြီးတော့မမမမအပူဇော်ခံနေတကယ်တို့စိတ်ထဲမှာက
သမ्यास्वाभयासिभे.သမ्यास्वाभयाရဲ့အန္တော်ဒီ။အဲ့ဒီမြတ်စွာဘုရားရဲ့တတ်တော်ဒီထည့်ထားတဲ့သဘိတ်တော်ဒီ။ဒီထာပနာတိတ်ကြီးတဲ့မှာရှိတယ်ဘုရားတည်း။အဲ့ဒါတွေကိုဘုန်းကြီးတို့ကစိတ်ထားအတူတူထားနိုင်ရင်ဟောဒီရွှေမော်တော်စေတီတော်ကြီးဟာတကယ်တတ်တော်ထင်ရှားမြတ်စွာဘုရားဘုကုမျိုးကိုကြွပြီးတော့အပူဇော်ခံနေတာနဲ့မတူဘူးလား။မှန်ပါဗျာ။အေးစိတ်ထားတူရတယ်။ဘာတူရလဲ။
ဒါတကယ်မြတ်စွာဘုရားကြွပြီးတော့အပူဇော်ခံနေတာပဲလို့အဲ့ဒီလိုစိတ်ထားတူရတယ်တဲ့စိတ်ထားတူရင်ကုသိုလ်လည်းအတူတူကျိုးပေးတယ်မပေးဘူးလားအေးအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ဒီစေတီတီထားသွားတဲ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်မှာစေတီယပူဇာကုသိုလ်ကောင်းမှုကြောင့်ယဟန္တာဖြစ်သွားတာပိစုပဋ္ဌာနသင်္ညကမထေတဲ့ ပိစုပဋ္ဌာနသင်္ညကမထေကယဟန္တာဖြစ်သွားတဲ့အခါကျတော့ငါဘာဖြစ်လို့လွယ်လွယ်ကူကူနဲ့ယဟန္တာဖြစ်ရတာတို့လို့သူရဲ့ဘဝခရင်ကိုပြန်ပြောင်းပြီးတော့ပုံပြနေဝါသာနှုတ်တတိအပင်ရှင်သံသမာပဝင်စားပြီးတော့ကြည့်လိုက်တဲ့အခါမှာဘာသွားတွေ့တုံးလို့ဆိုတော့အထဒတ်သိမ့်မိသူကတေနေဘူးတေသမန္တရာယခယောနေဥပပေစိန်ယတံပတ္တောစာဟန္တရာ
အထဒတ်သိမ့်အထဒတ်တိအမည်တော်ရှိတော်မူသောသူကံဒီကောင်းသောသံဃာကိုဆောတော်မူတာသောမြတ်စွာဘုရားသည်နေဘူးတေပရိနိဗ္ဗာန်ဝန်ဆောင်ချုပ်ငြိမ်းဘဝစယုတ်သိမ့်အေးမြသည်ရှိတော်တမန္တရံပရိနိဗ္ဗာန်ဝန်ဆောင်ချုပ်ငြိမ်းယုတ်သိမ့်အေးမြတော်မူသည့်ချမ်းမဲ့၌အာငါသည် ယခယောနေဘလူမျိုး၌ယတ္တံစစိတိဥ္စာအချမ်းယနေ့ပြည့်စုံနေဖြစ်တော်လီဘာတော်ကောင်းစွာမသွေရောက်ခဲ့ဘူးပါပေမိတကားပွင့်တော်မူသွားတဲ့ဘုရားကအတ္တဓာတ်တိမြတ်စွာဘုရားတဲ့အဲ့ဒီအတ္တဓာတ်တိမြတ်စွာဘုရားပြိဋိဘံဆံသွားပြီးသည့်နောက် ဘုရားကတော့တတ်တော်ထင်ရှားမရှိတော့ဘူးမြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားပြီးသည့်နောက်မှာအဲ့ဒီပိစုပဋ္ဌာနသင်္ညကမထေကြီးအလောင်းဟာဘာဖြစ်တုံးဆိုရင်ဘလူမင်းကြီးဖြစ်တယ်တဲ့ဗမင်းလည်းပေးသားရဲ့ဘလူမင်းကြီးတောင်မှသာမန်ဘလူမင်းကြီးမဟုတ်ဘူးယတ္တံစစီတဲ့ဥစ္စာအချမ်းအယံနေပြည့်စုံနေဖြစ်တော်လီစီတဲ့ဥစ္စာတွေလည်းသူ့မှာအများကြီးစိန်နေရွှေတွေငွေတွေပရိဒတ်အချမ်းယံနေ အများကြီးနဲ့တောအုပ်ကြီးအတွင်းမှာအလွန်တရာဘုံတကူအာနုဘောနဲ့ကြီးမားတဲ့ဘလူမင်းကြီးဖြစ်ခဲ့ဘူးတဲ့အဲ့ဒီလိုဘလူမင်းကြီးဖြစ်နေတဲ့အခါကျတော့ဘလူမင်းကြီးကစဉ်းစားတယ်ငါရထားတဲ့စီးတဲ့ဥစ္စာတွေစိန်ရွှေငွေကြောက်တံပရမညာအချမ်းယံဒါတွေဟာရထားတော်လင်ပင်ယခုမြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားပြီ ပရိနိဗ္ဗာန်ဆံသွားတော့ငါဟာကုသိုလ်ကောင်းမှုဘာမှလုပ်ခွင့်မရှိတော့ဘူးအဲ့တော့ငါရထားတဲ့စီဝါဥစ္စာတွေကအလကားပဲငါမိုးလင်းလာတာနဲ့ကုသိုလ်မရှိဘူးမိုးချုပ်သွားလည်းပဲငါမှာကုသိုလ်ကောင်းမှုဆိုတာဘာမှမရှိဘူးမိုးလင်းလည်းကုသိုလ်မရှိမိုးချုပ်သွားလည်းကုသိုလ်မရှိအိပ်ရတာလည်းကုသိုလ်မရှိနိုးလာတော့လည်းကုသိုလ်မရှိနဲ့ငါဘဝကြီးဟာအဓိပ္ပာယ်မဲ့နေပါလားတဲ့ ဘဝအထိပ္ပယ်မဲ့နေတာဘာဖြစ်လို့တုံးဆိုရင်ကုသိုလ်မရှိလို့ဘာမရှိလို့လဲတမင်းဘုန်းကြီးတို့ပင်တပောင်တော်တော်ကောင်းတော့ဘဝအထိပ္ပယ်ပြည့်စုံခြင်းကုသိုလ်စီးပူးပါကုသိုလ်ကိုကြိုးစားပါကုသိုလ်ကိုအားထုတ်ပါဒီလိုမို့လားဂိုင်းအဲ့ဒါလေးဆိုကြည့်စမ်းပါစိတ္တေဥစ္စာပြည့်စုံပါလေငါမှာဗုဒ္ဓမဖူးရ
အရာမတော်သူစိတ္တေဥစ္စာတွေဘယ်လောက်ပဲပြည့်စုံနေပါစေမြတ်စွာဘုရားကိုမဖူးရဘူးကုသိုလ်ကောင်းမှုမလုပ်ရဘူးဆိုရင်ဘဝဟာအရာမတော်သူပဲတဲ့အဲ့ဒါဘလူကပြောတာ ဘယ်သူကပြောတာလဲ
ဆိုလိုက်စည်းစိမ်ဥစ္စာပြည့်စုံပါလေငါမဗုဒ္ဓမမိရခြင
်း
မိုးရည်လင
်း
အလေးမတော်သူစည်းစိမ်ဥစ္စာပြည့်စုံပါလေငါမဗုဒ္ဓမမိရခြင
်
းမိုးရည်လင
်
းအလေးမတော်သူ
ငါဘဝကြီးကမိုးလင်းလာတာလည်းဘာမှအထိပယ်မရှိဘူးမင်းနဲ့မိုးလင်းလာတာနဲ့ဖယားနဲ့တရားနဲ့ကုသိုလ်ကောင်းမှုနဲ့များမိုးလင်းရမလားအောင်မေတယ်မြတ်စွာဘုရားပြိဋိဘံဆံသွားပြီငါကုသိုလ်ပွဲကြီးနဲ့လွယ်သွားပြီဆိုပြီးတော့ဘလူးမင်းကြီးညည်ညူနေတာဒါကြောင့်ဘုန်းကြီးတို့တရားတော်မှဒီကံကောင်းတယ်ဖယားတန်တော်ကြီးနဲ့တွေ့မင်းနဲ့မိုးလင်းတာနဲ့ဖယားရှိကိုပရိစိတ်မေတ္တာဖို့တရားမှတ်တရားအထုကုသိုလ်နဲ့မိုးမလင်းရဘူးလားအဲဒါကြောင့်မို့လို့ဒီမှာဘလူးမင်းကြီးကပြောနေတဲ့စည်းစိမ်ဥစ္စာပြည့်စုံမှလည်းငါမဗုဒ္ဓမမိရခြင်းမိုးရည်လင်းအလင်းမတော်သူဆိုလိုက်အောင်စည်းစိမ်ဥစ္စာပြည့်စုံမှလည
်း
ကုသိုလ်အလုံ
း
ငါမလုံ
း
မိုးချုံမတော်သူစည်းစိမ်ဥစ္စာပြည့်စုံမှလည
်း
ကုသိုလ်အလုံ
း
ငါမလုံမိုးချုံမတော်သူအော်ညာအိယာဝင်တော့လည်းပဲဖះနဲ့တရားနဲ့တန်ခါနဲ့ကုသိုလ်ကောင်းမှုနဲ့အိယာဝင်ရပါမလားအောက်မိတယ်ဖះပြိဋိနိဗ္ဗာန်ဆံသွားပြီငါကုသိုလ်ပွဲကြီးနဲ့လွယ်သွားပြီငါရဲ့မိုးချုံခြင်းဒီအချုံမတော်ဘူးဟောဘလူမင်းကြီးနဲ့ဆိုင်ရင်ဘုန်းကြီးတို့တရားဓမ္မတွေကကုသိုလ်မကောင်းဘူးလားညာအဲ့တော့ဖះမရှိခိုးဘူးလားသတိစိတ်တို့မေတ္တာပို့လို့တရားမှတ်လို့မလုံဘူးလားကုသိုလ်တွေမိုးလင်းလဲကုသိုလ်နဲ့မိုးချုပ်သွားလဲကုသိုလ်နဲ့ဒီလိုမဟုတ်လားကာယေဆိုလိုက်ပါစည်းစိမ်ဥစ္စာပြည့်စုံပါလဲငါမဗုဒ္ဓလွဲသွားရဘဝကံဆိုးသူစည်းစိမ်ဥစ္စာပြည့်စုံပါလဲငါမဗုဒ္ဓလွဲသွားရဘဝကံဆိုးသူကံဆိုးလိုက်တာမြတ်စွာဘုရားနဲ့လွဲသွားတာဘုရားတန်တာတော်ကြီးနဲ့လွဲသွားတာမြတ်စွာဘုရားမဖူးလိုက်ရတာကံဆိုးလိုက်တာလို့ဘလူးမင်းကြီးတော်ထဲမှာတယောက်ထဲអော်ပြီးတော့ပြောနေတာဘုရားတည်းဒေတာကြောင့်မလို့ဆိုပါဘဝအတိတ်ပဲပြည့်စုံတယ
်
ကုသိုလ်ကြွယ်မှခေါ်ရတာဘဝအတိတ်ပဲပြည့်စုံတယ
်
ကုသိုလ်ကြွယ်မှခေါ်ရတာဘဝအတိတ်ပဲပြည့်စုံတယ
်
ကုသိုလ်ကြွယ်မှခေါ်ရတာအေးကိုရရှိထားတဲ့လူဘဝလေးအတိတ်ပဲပြည့်စုံခြင်းချင်းကုသိုလ်ကောင်းမှုပြုလုပ်ပါတို့ဒါပြောနေတာဟုတ်လားဆိုလိုက်ကုသိုလ်မကြွယ
်
ဘဝမဲအတိတ်ပဲမဲ့နေတာကုသိုလ်မကြွယ
်
ဘဝမဲ့အတိတ်ပဲမဲ့နေတာကုသိုလ်မကြွယ
်
ဘဝမဲ့အတိတ်ပဲမဲ့နေတာကဲဒီလောက်ဆိုရင်ဘုန်းကြီးတို့ပြည်သားသဘောပေါက်တော့ပြီဘဝအတိတ်ပဲပြည့်စုံခြင်းရင်ကုသိုလ်ကောင်းမှုကိုကြိုးစားအားထုတ်ပါဘလူးမင်းကြီးကတော့ငါဘဝကြီးအတိတ်ပဲမဲ့နေတယ်ငါဘဝကြီးအတိတ်ပဲမဲ့နေတယ်မြတ်စွာဘုရားပြိဋိဘံဆံသွားပြီမြတ်စွာဘုရားပြိဋိဘံဆံသွားပြီလို့အဲ့ဒီလိုညှင်းညူနေတာဒုလတံဝတ္တမေအာတိဒုဗ္ဗပါတံဒုရုဋ္ဌိတံယံမေဘောဂေဝိဇာမဏေပြိဋိဘံဤသက္ခုမာမေင္အာဝတ္တစေစေဧကံအမံအဖြင့်ဒုလန္တံမကောင်းသောရာခြင်းနေဝါအယမတော်ခြင်းနေအာသိဖြစ်ခဲ့လိမ့်မည်ဒုဗ္ဗဘာတံမကောင်းသောမိုးလင်းရာခြင်းနေအာသိဖြစ်ခဲ့လိမ့်မည်ဒုရုဋ္ဌိတံမကောင်းသောထခြင်းနေအာသိဖြစ်ခဲ့လိမ့်မည်ကာတမဘဲကြောင့်နေယံယတမအကျဉ်းကြောင့်မေင္အာဘောဂစည်းစိမ်ချမ်းသာနေဝိဇ္ဇမန္နေထင်ရှားရှိပါလျက်သက္ကုမသက္ကု၅ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်ပရိနိဗ္ဗာန်၏ပရိနိဗ္ဗာန်ဝန်ဆန်းချုပ်ခြင်းဘဝသာတည်တော်မူခဲ့လေပြီတကား အဲ့ဒီလိုတော်တဲ့တောင်းတဲ့မှာဘလူကြီးတယောက်တည်းညင်းညူနေတဲ့အတန်ကိုအတ္တဒတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့မဟာသာဝကတပါးဖြစ်တော်မူတဲ့အရှင်သာဂရမထေတဲ့အတ္တဒတိမြတ်စွာဘုရားရဲ့မဟာသာဝကကြီးတပါးဖြစ်တော်မူတဲ့အရှင်သာဂရမထေကြီးကဒိဗ္ဗသောတအဘိညာဖြစ်ဘလူကြီးညင်းညူနေတဲ့အတန်ကိုကြားတော်မူတဲ့အဲ့ဒီလိုကြားတော်မူတဲ့အခါကြားတော်မှာဘလူကြီးရှိတဲ့တောအတွင်းကိုအရှင်သာဂရမထေသူများကြွတော်မူလာပြီးတော့ဘေသတေယမမသင်္ကပ္ပမေညာယသာဂရောနာမတာဝကောမမုတ်တရင်တုကာမောသောအာဂစ္စီမမတန္တိကံသာဂရောနာမရှင်သာဂရအမည်ရှိပြီးတော့တာဝကောအတ္တဓာတိမြတ်စွာဘုရားရှင်ကိုရောမြတ်ယမဟာတာဝကကြီးသည်မမငါဘလူမင်းကြီးရဲ့သင်္ကပ္ပံကုသိုလ်ကောင်းမှုပြုလုပ်လို့ခြင်းဆိုတဲ့အကြောင်းကိုအေးညာယာသိတော်မူ၍မမငါကိုဩတရိတုကမောထောက်ဆောင်ကဲ့တင်လို့သည်ဖြစ်၍သောထိုရှင်သာဂရမထေသူမြတ်သည်မမငါ၏တန်တိကံအထံသို့အာဂေစီအလေးတမှုအရေးယူကကြွတော်မူလာခဲ့ပါပေပြီတကားငါရဲ့ညီညွတဲ့တန်ကိုတာဂရမထေကြီးကြားသိတော်မူတော့ကောင်းငင်ခရီးဇံဟုံစီးပြီးတော့ငါနေတဲ့တောကြီးတွင်ကိုအရှင်တာဂရမထေသူများရောက်လာတယ်တဲ့ရောက်လာပြီးတော့ငါ့ကိုဩဝါဒကထာမိန့်တော်မူတယ်ဂိဏုသောစတိမပါယေစရဓမ္မံသူမေတ္တအနုဘာဒိဏံဗုဒ္ဓေနသဗ္ဗေတံပိစသမရာသူမေတ္တကောင်းသောပညာရှိပါတဲ့ဘလုံးမင်းကြီးကေယဘေကြောင့်သောသတိနုစောရင်ပူဆွေး၍နေပါတည်းမာပါယိမကြောက်ပါနဲ့ဓမ္မံတရားကိုဓမ္မံကုသိုလ်ကောင်းမှုတရားကိုစရကျင့်သုံးပါလောဗုဒ္ဓေနမြတ်စွာဘုရားသည်တပိသံခန္ဓေမြတ်စွာတတ္တဝါတို့အဘိဇသံဗရံကုသိုလ်ကောင်းမှုမျိုးစိတ်ပြည့်စုံခြင်းကိုအနုဘာရိဏံလျောစွာမြင့်မြတ်ပေးအပ်တော်မူခဲ့ပါပေပြီတကားဘလူမင်းကြီးတဲ့တင်ပန်ဖြစ်လို့တော့ကမိတဲ့တဟူတပြောင်ပြောင်တောက်လောင်းပြီးတော့နေတယ်လေအတ္တဓာတိမြတ်စွာဘုရားရှင်ကိုတော်မြတ်ကတတဝဝေနေရတဲ့ကုသိုလ်ကောင်းမှုစိုင်ပျိုးကျဲချဖို့လို့ကုသိုလ်မျိုးစေ့ကိုပေးခဲ့ပြီးပြီတဲ့။ဗာမျိုးစေ့တဲ့အေးကုသိုလ်မျိုးစေ့ကိုပေးခဲ့ပြီးပြီ။သင်္မလူမင်းကြီးကုသိုလ်မျိုးစေ့ကိုစိုင်ပျိုးကျဲချယုံမဲရှိတော်တဲ့။ကဲဆိုမေတ္တာရဲ့ပညာရှိရဲ့ဘာကြောင့်ကွယ်စိုးရိမ်နေရတဲ့စိုးရိမ်တော့ကအဝဝပေမသင်တော်မယ်မကြောက်နဲ့ကွယ်ဘလူရဲ့ကျင့်ကွယ်တရားကွယ်ကုသိုလ်တရားမျိုးစေ့များဖျားပေးခဲ့တယ်အဲ့ဒီလိုမြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားတော်လည်းပဲတခါတော့ဘလူမင်းဘာမှအမပြင်းနဲ့မြတ်စွာဘုရားကကုသိုလ်မျိုးစေ့တွေကိုပေးခဲ့ပြီးပြီသင်္ဘလူမင်းကြီးစိုက်ပြုံးယုံပဲလို့အဲ့ဒီလိုသာဂရမထေသူများကဩဝါဒကထာပေးလိုက်တော့သာဂရသဝဆောသုတ္တဝဗုဒ္ဓသူပံအကာသဟံဘေဇာဝတိပရိဇာရေမုဏိနောသူပမௌဓမံအင်္ဂါဒီသာဂရသသာဂရမထေသူများရဲ့ဝဆောသောကကိုပဲဘုရားတေဘာဆိုတဲ့စကားတော်ကိုသုတ္တဝါအာယပါယနာချာရ၍ဗုဒ္ဓရူပံဘုရားဘုရိုစေတီကိုအာဂတိတိထပြောပြောကိုးကွယ်ပူဇော်ခဲ့လေပြီမုဏိနောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ထူပမုဏ္ဍမဘုရိုစေတီတော်မြတ်ကိုပင်စဝောတိငါးနှစ်တို့ကာလပတ်လုံးပရိစရိန်နေညပြောပြောလုံးကျွေးပူဇော်ခဲ့ပါပေပြီတကားအဲ့ဒီဘလူမင်းကြီးဟာဘေးသတ္တေသာဂရမထေသူများရဲ့စကားတော်ကိုကြားနာပြီးတော့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဝဇ္ဇံချုပ်ခြင်းဘဝတာတိန်သွားတော်လည်းပဲ မြတ်စွာဘုရားသည်တဲ့ကုသိုလ်မျိုးစစ်တွေပေးကြတာများကြီးစိုက်ပျိုးယုံပဲအဲ့တော့မြတ်စွာဘုရားရဲ့ကိုစားဟောဒီတော်ထဲမှာစေတီကြီးတဆူတီထားမယ်ဆိုပြီးတော့ဘေးတည်းသူရရှိထားတဲ့စိတ်ရှင်ကိုကြောက်တံပါရမီဥစ္စာပစ္စည်းတွေအလုံးကိုစုပုံလို့အဲ့ဒီမှာဘုရားကိုစားစေတီကြီးတီထားတယ်တဲ့အဲ့ဒီစေတီကြီးမှာစေတီယဝေယဝဆတပည့်စီလှဲတာတို့အမိုက်တွေသွန်တာတို့ကျုံတာတို့ပန်းအိုတွေရေလဲတာတို့အဲ့ဒီလိုစေတီရဲ့ဝေယဝဆကုသိုလ်ကောင်းမှုတွေကိုပင်စားဝတ်တဲ့ငါးနှစ်တို့ကာလပတ်လုံးဘယ်နှနှစ်တည်းလဲငါးနှစ်တိုင်တိုင်းအဲ့ဒီမှာစေတီရဲ့ရင်းမြင်းတော်ဘောမှာအမိုက်တရိုက်ရှင်းတာပန်းအိုရေလဲတာပန်းလဲတာစသဖြင့်အပြင်တန်ရှင်းရေးလုပ်ငန်းတွေကိုငါးနှစ်လုံးလုံးပြုလုပ်ဆောင်ရွက်ခဲ့ပြီးတော့အဲ့ဒီဘုရားကမနေလို့အဲ့ဒီဘလူမင်းကြီးကသေသွားတဲ့အခါဘိသရေတေနကမဓိပဒိဏလောကစိတ္တနရသဘာတမ္ပတေအနုဘွန်တော်နာအရဟတ္တမပါဘူးနေဓိပဒိဏချင်းနှောင်းရှိသောနလူတတဝါတို့ကိုဆွေးရတော်မူသောလောကစိတ္တလူတို့ရဲ့ကြည်မှုဖြစ်တော်မူသောနရသဘာလူတို့ထက်မြတ်တော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ရဲ့ဒေနကံမေနာထိုကဲ့သို့စေတီယပူဇာကုသိုလ်ကောင်းမှုကြောင့်တမ္ပတေလူမီနတ်မီအလင်းလေး၌အတ္တိကျေလီကြရကုန်ပြီ၍လူမီနတ်မီအလင်းလေး၌အတ္တိအကောင်းစီစဉ်ပေါင်းကိုအနုဘောတဝနာခံစားရပြီ၍အရဟတံကိလေသာအသောခွန်လျောကုက္ကနယဟနာဖြစ်သောအဘဘုန်ဤကောင်းသောမဲ့သွေရတော်မူရောက်တော်မူခဲ့ပါပေပြီတကားအေးအဲ့ဒီဘလူမင်းကြီးဒီအဲ့ဒီဘဝကမနေလို့သေးလူပြည်နတ်ပြည်စေတီတီရတဲ့ကုသိုလ်နဲ့စုံစမ်းသွားလာရင်လည်းနောက်ပိတ်ဆုံးဖိတ်လို့ပေးတတ်ရင်အရဟတ္တဘောပေါယဟန္တာဖြစ်တော်ရောက်တယ်တဲ့စတုတုဟိသီတာတုဗုဒ္ဓံပိသီတာဝဟွန်တိလို့ဘုန်းကြီးတို့ဇာပေများမှာဒီလိုပြော။ဘာပြောတယ်လဲ။ဤအထုကိုဆွလိုက်ဥအံ။စတုတုဓာတ်တော်မွေတော်တို့သည်ဓာတုတုဓာတ်တော်မွေတော်တို့သည်ဓာတုတုဓာတ်တော်မွေတော်တို့သည်သီတာတုတီကုံကြီးရှိသောဗုဒ္ဓံပိဘုရားရှင်တို့သည်လည်းပဲသီတာဝတီကုံနေသားလေဟွန်တိဖြစ်ကုန်၏တဲ့။ဓာတ်တော်ရှိနေသေးရင်ဘုရားရှိသေးတယ်တဲ့။ဓာတ်တော်ရှိရင်အေးဒါကြောင့်မလို့ဘုန်းကြီးတို့ဒီရှင်မတော်စီရီတော်ကြီးဟာဘုရားရဲ့ဆန်တော်ဘေးတိုင်ဘုရားရဲ့ဗာကိန်းဟောလဲဆန်တော်တော်မှဘေးတိုင်ဘုရားကိုတော်တိုင်တတ်တော်ထင်ရှားရှိစဉ်ကာလကပြီးခဲ့တဲ့ဆန်တော်ပါလို့ဒါကြောင့်မလို့ဒီမှာမြတ်စွာဘုရားကတတ်တော်ထင်ရှားသတင်းသုံးနေတာပဲလို့ဘုန်းကြီးတို့စာပေများအရာပြောရင်ပြောလို့ရပါတယ်ပုရိပညာစာစန္တာတော်တတ္တကပ္ပတတိဤတော်တတရတနာတံပံသောသက္ကဝုတိမဟာဗလာဤတော်ဤဘဒ္ဒကဘာမတတကဘာတတိကဘာ900ထက်၌တတရတနာတံပနာယရနာ9ပါးတို့နှင့်ပြည့်စုံကုန်ထသောမဟာဗလာကြီးသောခွန်အားများပြသောဘုဗန်းရှိကုန်သောပုရိပညာစပုရိပညာမိရှိနေနည်းဖြစ်ကုန်သောသတ္တရော၄ခြင်းကုန်သောသက္ကဝုတိသက္ကဝတိမင်းတို့သည်အာတုံဖြစ်ခဲ့ဘူးလေကုန်ပြီယန္တာကြီးကပြန်ပြောနေတာစัจ जा မင်းရဲ့စည်းစိမ်တွေကိုလည်းပဲငါရခဲ့ဘူးတဲ့စัจ जा မင်းဘဝက၄ချိန်နဲ့စัจ जा မင်းဘဝကဘယ်နှချိန်လဲစေတီပူဇော်ရတဲ့ကုသိုလ်ကံကြောင့်စัจ जा မင်းဘဝကလည်း၄ချိန်နဲ့အဲဒါကြောင့်မို့လို့ဘုန်းကြီးတို့တရားချက်ကစေကောင်းဝင်တဲ့သူတော်စင်များအဲ့ဒီဘဝကမနေလို့ဆုတေဟောလူပြည်နှံပြည်စုံသန်းသွားလာရတဲ့ဂေါရမမြတ်စွာဘုရားပွင့်တော်မူရာကာလတဝတိပြီးမှအမျိုးကောင်းသားတယောက်လာဖြစ်ပါတယ်မြတ်စွာဘုရားရဲ့ကြောင်းတော်ကိုသွားတရားနာလို့မြတ်စွာဘုရားရဲ့သာသနာတော်ကိုဝင်ပါတယ်သာသနာဝတ္ထရှင်ဟံဖြစ်နေဝိပဿနာရည်ကျင့်ကြံချက်ကိုအထုလိုက်တာသောတိရောထိုပိစုပတ္တကံသင်ညမထေကြီးသည်အရဟတံကိလေသာအသောခွန်လျောကုန်ကနယဟနာဖြစ်သောဘာဘူးနီးကောင်းစွာမဲ့သွေရတော်မူရောက်တော်မူခဲ့ပါပေမည်တကားအေးမြတ်စွာဘုရားကိုမဖူးလိုက်ရလို့တောကမီးတွေတဟူတပြောင်ပြောင်လောင်နေသောထိုဘလူမင်းကြီးဟာတာကရမထေသူမြတ်ကတကတော်ဘလူမင်းအမပြည့်နဲ့အမပြည့်နဲ့တတ်တော်ထေရှားမြတ်စွာဘုရားကကုသိုလ်မျိုးစစ်တွေပေးခဲ့ပြီးသားတကကြီးစိုက်ပျိုးပါတော့လို့အဲ့ဒီဩဝါဒကထာကိုနာကြားပြီးတော့
ဘလူမင်းကြီးဒီဖယားတဲပါတယ်ဘာလို့လဲဘေးတိုင်းရဲ့အဲ့ဒီဖယားမှာ၅နှစ်တိုင်းတိုင်းဘယ်နှစ်နဲ့လဲ၅နှစ်တိုင်းတိုင်းဗုဒ္ဓရဲ့ဝေယဝစ္စတေကိုဆောင်ရွက်သွားတဲ့ကုသိုလ်ဟာနောက်ဆုံးရဟန္တာဖြစ်ရတယ်လို့ဘာဖြစ်ရလဲအေးဆိုလိုက်ပါတောကကိုပဲဖယားတဲအပေမလားပါတောကကိုပဲဖယားတဲ့အပေမလားပါလောဘကိုပဲဖယားတဲ့အပေမလားပါဖယားတဲ့ကကျိုးဖတ်လာရောက်ရလူနှရွာဖယားတဲ့ကကျိုးဖတ်လာရောက်ရလူနှရွာဖယားတဲ့ကကျိုးဖလာဖြစ်ရမင်းသက်ကြဘုရားတေကကျိုးဖလာဖြစ်ရမင်းသက်ကြနောက်ဆုံးဘဝအရဟန္တာဖြစ်ရယဟန္တာနောက်ဆုံးဘဝအရဟန္တာဖြစ်ရယဟန္တာအေးနောက်ဆုံးဘုရားမှာကိလေသာအာသောခလျောကုံကလို့ယဟန္တာဖြစ်သွားတဲ့ပိစုပတ္တကသင်္ညထေရအပါဒံတရားဘိတော်ပြေသာပေါင်းတော်ကောင်းတို့နာကြပြီးတော့ဟောဒီရှင်မတော်စေတီတော်ကြီးမှလာပြီးတော့ဝေယဝစ္စတဲ့တပင်စီလဲတာပန်းလဲတာရေသွန်တာအမိုက်စွန်တာဟိုမှာဘလူးမင်းကြီးလှုပ်သွားတာငါးနှစ်ဘယ်နှစ်နဲ့လဲပြေသားရဲ့အေးငါးနှစ်လုံးလုံးဗုဒ္ဓဝေယဝစ္စတဲ့ဆောင်ရွက်သွားတဲ့ဘလူးမင်းကြီးဟာနောက်ဆုံးကိလေသာအာသောခလျောကုံကလို့ယဟန္တာမဖြစ်ဘူးလားအေးသူ့ကိုအားကြပြီးတော့ဘုရားတို့ပိသပောင်းတော်ကောင်းလို့လည်းဗုဒ္ဓဝေယဝစ္စစေတီယဝေယဝစ္စတွေကိုပြုလို့ဆောင်ရနိုင်ကြပါစေဒီစေတီကြီးဟာဗုဒ္ဓရဲ့စံတော်ကိဝတ်တော်မူရာတတ်တော်ထင်ရှားမြတ်စွာဘုရားပဲလို့အဲ့ဒီလိုရှင်မတော်စေတီတော်ကြီးကိုကြည်ညိုနိုင်ကြပါစေခြင်းအကျိုးငါ Guys ပိသရဲ့ရှင်မတော်သမိုင်းခေါ်ကြစို့ဘာသမိုင်းလဲဧကံတမယံဘဂဝါရာဇကဟတသမိပေမကုလနာမပပတိဝိဟရတိဧကံတမယံအဂရဘစီတော်ကဘဂဝါဘုန်းတော်၆ပါးတကင်သဗ္ဗညုဘုရားရှင်ကိုရောမြတ်ကြီးသိရာဇကဟတတောင်ကြီးငါလုံးပိတ်ဖို့ကားကိုရာဇကျော်ခေါ်တဲ့ရွှေမြို့တော်ကြီးရဲ့သမိပေအနီးအနားမှာမကုလနာမပပတိမကုဒါလိုအမည်ရတဲ့တောင်မှာဝိရတ္တိယပဒလေးလေးဖြင့်မြညီရွှင်ပြောတရင်သုံးငါဆံပဲတော်မူခဲ့ပါပဲတတိရှင်မတော်ဘုရားသမိုင်းကိုစဟောရင်ဘုန်းကြီးတို့မြတ်စွာဘုရားဟိုးရာဇဂျုံမြို့အနီးရာဇဂျုံမြို့အနီးမကုလတောင်တဲ့ဘာတောင်တဲ့လဲမကုလတောင်ဆရာတော်ကြီးတဲမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ဝါဆိုဝါကတ်တာအဲ့ဒါ6ဝါမြောက်ဘယ်နှဝါမြောက်လဲ6ဝါမြောက်ဝါကိုမြတ်စွာဘုရားဒီမကုလတောင်ဆရာတော်တဲမှာဝါဆိုဝါကတ်ပါတယ်တဲ့6ဝါကျွတ်တော့9ဝါမြောက်ကိုကတာဝရိန်နာမှာဝါသွားကတ်တာ9ဝါမြောက်ကဘယ်မှာလဲတာဝရိနာမမေတော်မိနတ်သားကိုတရားတက်ဟောတာအဘိဓမ္မာတရားအဲ့ဒီတာဝရိနာမကြွခင်မေတော်ကျေးဇူးမဆက်ခင်6ဝါမြောက်ဝါကိုရာဇယုံမျိုးအနီးကမကူလလို့အမိရတဲ့တောင်အဲ့ဒီတောင်ကြီးရဲ့ဆရာတော်ကြီးတဲမှာမြတ်စွာဘုရားသည်ဣရိယာပဌယာပဌလေးနေမြတ်ကြီးရှင်ပြုတ်တရင်တုံနေတော်မူစဉ်ကာလပရိသတ်ရဲ့အိန္ဒိယနဲ့မြန်မာနိုင်ငံဆိုတာနယ်နိမိတ်ချင်းစပ်နေတာဟုတ်တယ်မလားအိန္ဒိယနဲ့မြန်မာနိုင်ငံဆိုတာနယ်နိမိတ်ချင်းစပ်နေတာပဲမြတ်စွာဘုရားလက်ထက်တည်းကမြန်မာပြည်ကကုန်နေတယ်အိန္ဒိယသွားကုတ်ကူသားရောက်ဝယ်မှုသွားကြဟိုးရွှေတော်ကဘုရားသမိုင်းထဲမှာဘိလိုပိသပါပြီးတာတပုတ်သားနဲ့ဗန္လိကဗန္နဲ့ဗန္နဲ့လေကုန်နေညီနောင်မို့လားအိန္ဒိယသွားတာပဲဟိုမြတ်စွာဘုရားလင်းလုံးမင်းအောက်တရင်သုံးနေတော့အဲ့ဒါဘုရားတွေ့ခူးရတဲ့အခါကျတော့အဲ့ဒီမှာမြတ်စွာဘုရားကိုသူတို့ပြမုတ်ဆုပ်တွေကတ်လို့မြတ်စွာဘုရားကဆံတော်တွေပေးသနာလိုက်လို့ပြန်တဲတာတိကုံပလို့ခေါ်တဲ့ရွှေတော်ကုံဘုရားကြီးမဟုတ်ဘူးလား အေးအဲ့ဒီတော့တန်ခါရတနာတော့မှမပေါ်သေးဘူးဘုရားနဲ့တရားပဲသူတို့ကဆိုခဲ့ရတာဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတရဏဂုံနှစ်ပါးတည်းယူပြီးတော့ပြန်လာရတာအဲ့ဒါဥက္ကလပကဘယ်ကလဲပရိသတ်ကြီးဟောဘုန်းကြီးတို့ဟောဒီရှင်မတော်ဘုရားကြီးရဲ့ဆန်တော်ကတော့ဒီလိုမဟုတ်ဘူးပရိသတ်မြတ်စွာဘုရား6ဝါမြောက်ခြားတော်တရင်သုံးနေတဲ့အချိန်နဲ့ရှေ့အခေါ်တော့ဒုံဆိုင်တူမြို့တဲ့ဒုံဆိုင်တူဗာမြို့တဲ့ဒုံဆိုတာကမြို့ဆိုင်ဆိုတာကတောင်တူဆိုတာကတီးတယ်တဲ့ဒုံဆိုင်တူမြို့ဒီကနေ့ကတော့ဇောင်းတူဒီကနေ့ကပါတယ်လေရှေ့ကခေါ်တော့ဒုံဆိုင်တူဒုံဆိုတာကမြို့တဲ့ဆိုင်ဆိုတာကတောင်တဲ့တူဆိုတာကတီးတီးတဲ့တောင်ထွန်းလို့မြို့တည်ထားတဲ့မြို့မို့လို့ဒုံဆိုင်တူဗာမြို့အဲ့ဒီဒုံဆိုင်တူမြို့မဟာဘောဂတာရဘွဲတစိတ်တော်ရတထေးကြီးပိန်ဓိကတဲ့တထေးကြီးနာမည်ကဘယ်သူလဲတထေးကတော်ကြီးနာမည်ကသုမနကလျာဏီတထေးကတော်ကြီးနာမည်ကအဲ့ဒီသုမနကလျာဏီနဲ့ပိန်ဓိကတထေးကြီးတို့မှာตาလေးနှစ်ယောက်ရှိတယ်တဲ့မဟာตาလနဲ့สุละตาละဘယ်သူနဲ့ဘယ်သူမဟာသာလနဲ့ສຸລາသာလသာနှစ်ယောက်အဲ့ဒီသာနှစ်ယောက်အရွယ်ရောက်လာတဲ့အခါကျတော့မစ္စည်းမဒေတာအိန္ဒိယဘက်ကိုဂုံကုသံရောင်းဝယ်မှုထွက်သွားကြတယ်အိန္ဒိယနဲ့မြန်မာရှေ့တဲ့ကဂုံတွယ်မှုလုပ်ငန်းဟာရှိကြတော့သွားကြတယ်ရခိုင်ယုံမာတွေဖြတ်ပေါ်လေဟိုအတန်တို့မဏိပူရာတို့ဘက်ကနေပြီးတော့အဲ့ဒါတရွေ့ရွေ့တရွေ့ရွေ့နဲ့သွားရင်သွားရင်ကနေပြီးတော့အဲ့ဒါဘုန်းကြီးတို့ဒီမဟာသာလနဲ့ສຸລະသာလກုံແນ່ຫນ່ຍောက်ຫາເບເກົ້າຍောက်ຕົວລົງဆိုຍິນຍາດຈູມືກໍຍောက်ຕົວດາເບເກົ້າຍောက်ຕົວຍາດຈູມືສູນາແລ້ວແມ່ດະແກດະຄາແລະມືຈີ້ປຽນຈີ້ກົງຊີກູຕັນຍောက်ແວມູອລົນກ້ານແນ່ມືສູດໍတရွေ့ရွေ့တရွေ့ရွေ့နဲ့လက်တကြီးတွေချီးပြီးတော့သွားရင်းသွားရင်းကရာဇဂျိုမျိုးကိုရောက်တော့ရာဇဂျိုမျိုးတဲမှာမြတ်စွာဘုရားရဲ့ဂုံတန်တဲ့တတ္ထကတော်စာလောကေဥပ္ပန္နောဟောတိအရဟံသမ္မာသမ္ဗုဒ္ဓောဓမ္မောဇာတိတယတိလောကသုံးပါးမှာဘုရားပွင့်နေပြီမြတ်စွာဘုရားရှင်ကိုရောမြတ်တိတတ္တဝါတွေကိုကိလေသာငြိမ်းရာငြိမ်းချမ်းတတော်ကောင်းတရားတွေလည်းဟောနေပြီအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုံတရင်တွေဟာမစံဘဝပြန့်နှံ့တဲ့ပြီးတော့ရာဇဂျိုမျိုးသူမျိုးသားတွေအောက်အောင်တောင်းနေတဲ့ပြောဆိုနေတဲ့အတန်ကိုສຸລາသာလမဟာသာလဒုံဆိုင်သူမျိုးကဆောင်းသူမျိုးသားကုံတဲ့ညီနောင်တို့ကြားတဲ့အခါကျတော့အမောင်တို့ပြောနေတဲ့မြတ်စွာဘုရားဆိုတာဓမ္မတရင်သုံးတယ်လေ။အိုးမြတ်စွာဘုရားကဝင်းဝင်းမဟုတ်ပါဘူး။ရာဇဂျိုမျိုးအပြင်ဘက်မကုလတောင်းကြီးခြရာတော်ကြီးတဲ့မှာမြတ်စွာဘုရားဒီနေ့ဝါကတ်တော်မူတယ်အမောင်တို့ဖူးကျင်လို့လားဟာဖူးကျင်တာပေါ့ဘုရားတခါမှမဖူးဘူးအဲ့ဒါဆိုရင်လိုက်ဖို့ပေးမယ်လို့ဆိုပြီးတော့ဘုရင်တည်းအဲ့ဒီရာဇဂျုံမြို့သူမြို့သားတွေကဒုံဆိုင်တူမြို့သားမဟာသာလနဲ့ဆူလာသာလဂုံနေညီနောင်နှစ်ယောက်ကိုမြတ်စွာဘုရားတည်င်းသုံးတဲ့ခြရာတော်တွေကိုခေါ်သွားတယ်တဲ့ဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ကိုဖူးလဲဖူးတွေလိုက်ရရောဟာအဲ့ဒီမှာဝမ်းမြောက်ဝမ်းသာနဲ့အာရပါရနဲ့ဗုဒ္ဓမေတ္တရဏအញ្ញာဏတ္တိဓမ္မောမေတ္တရဏအញ្ញာဏတ္တိသံဃောမေတ္တရဏအញ្ញာဏတ္တိအစ္ဆသေကေပါဏုဘိတံဗုဒ္ဓံတရဏဥပေမိခဏိကအစပြုရင်တပိတော်တို့သည်မြတ်စွာဘုရားနဲ့တကောတရားတော်သံဃာတော်ယရဏသုံးပါးကိုကိုယ်ကရှိကမာမိဘုရားအစ္ဆယင်းတဲ့ကိုအစပြုရင်မံဘုရားတပိတော်တို့ကိုဥပဒကံယရဏသုံးရကိုရှိကတတ်သောဥပဒကဟူ၍ဒါရီတုမတ်ခြင်းစေပါတယ်မြတ်စွာဘုရားလိုအဝစာရှင်တော်ကြံအောင်ကောင်းစွာမသွေလျောက်ထားလိုက်ပါပေတော်သတည်းဇောင်းသူမျိုးသားကုံတဲ့ညီနောင်နှစ်ယောက်ဟာတဲ့မြတ်စွာဘုရားကိုဖူးလဲဖူးရရောတရဏဂုံသီလခံယူဆောက်တည်လို့မြတ်စွာဘုရားထာမတရားနာတယ်တရားနာတဲ့အခါကျတော့ဝူဓမ္မရမဏပိတိခန္ဓာကိုယ်ထဲမှာတပွားပွားနဲ့ဖြစ်ပေါ်လာပြီးတော့လောကဥပမာပေါ်ပြေးတဲ့ထမင်းကောင်ခင်းကောင်စားရရင်ကိုယ်ချစ်တဲ့သူတငယ်ချင်းတွေမိတ်ဆွေတွေကိုသတိမရဘူးလားအေးအဲ့ဒီလိုပဲဓမ္မပိတိဓမ္မရတတရားရတာ
ကိုယ်တိုင်စားလဲစားရရောမိဘနှစ်ပါးနဲ့ဆွေမျိုးညီကိုမောင်နှမတွေကိုတရားလဲနားစေခြင်းနဲ့ဖယားလဲဖူးစေခြင်းနဲ့ဆူလာတန်လာနဲ့မဟာတန်လာကုံနေညီနောင်နှစ်ယောက်ရဲ့စိတ်ထဲမှာဖြစ်လာတာတွေကငါတို့ကြီးတရားနာလို့မပြီးသေးဘူးငါတို့ရဲ့အဖေပိန်ဒီကသူမနာကလျာဏီအမေလို့တဲ့တထေကတော်ကြီးတို့လည်းတရားနာစေခြင်းနဲ့အဲ့တော့ကုံနေညီနောင်ကမြတ်စွာဘုရားကိုဗန္ဒီဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားဘဂဝါဘုရားရှင်ကိုရောမြတ်ကြည်သည်မယံတပည့်တော်တို့ကိုအနုကံပံအစဉ်တနာခြင်းကိုဥပါဒယအကြောင်းပြု၍ဒုံဆိုင်တူနာမနဂရံဒုံဆိုင်တူလို့ခေါ်တဲ့မြို့တော်ကြီးကိုကစ္စတုရှင်မယားကိုရောတိုင်းကြွစေတော်မူပါれဗျာကြွစေလိုပါれမြတ်စွာဘုရားဣတိဤသို့အဝစာရှင်နေတော်ကြောင်းအောင်ကောင်းသောမသွေလျောင်းထားပင့်ဆောင်လိုက်ပါပေပြီတကားဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်တို့ခမဲတော်နဲ့မဲတော်တို့ဆွေတွေမျိုးတွေမြတ်စွာဘုရားကိုဖူးရအောင်တရားနာရအောင်ရှင်မယားတပည့်တော်တို့မြမမီဆောင်တူမျိုးကိုကြွတော်မူပါမြတ်စွာဘုရားဘုရားပင့်လာမလုတ်တယ်လည်းမင်းသားရေအဲ့ဒီလိုသုလသလမဟာသလကုံနေညီနောင်နှစ်ယောက်မြတ်စွာဘုရားကိုပင့်တော်မြတ်စွာဘုရားရှင်ကိုတော်မြတ်ကအနာဂတ္တန္တညာတော်ကြီးပြီးဆင်ញင်ပြီးတော့ကြည်တယ်အနာဂတ္တန္တညာတော်ကြီးပြီးလှမ်းကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားရဲ့ညံတော်တဲ့ပိသရေဘယ်လိုထင်လာတော့ဆိုရင်နောင်တော့အခါငါဘုရားရှင်ကိုတော်မြတ်ရဲ့ဆံတော်မြတ်ကိန်ဝတ်တော်မူရာသောတူမြို့နယ်အပါဝင်ဖြစ်တဲ့အရာဒေသမှာဟန်သာဝတိလို့အမည်ရတဲ့တိုင်းပြည်ကြီးပေါ်ထွန်းလာလိမ့်မယ်တဲ့အဲ့ဒီဟန်သာဝတိပြီးမှတမလမင်းကြီးကစပြီးတော့မင်းအဆက်ဆက်တို့ဟာငါဘုရားရဲ့သာသနာတော်ကိုသဝင်ယုံကြည်ကထောက်ပံ့လူတန်းလိမ့်မယ်ငါဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ကြီးဟာလည်းပဲဟန်သာဝတိနေပြီးတော်ကြီးမှနေလိုလလိုအလုံးမင်းထွန်းတောင်းလိုက်မယ်လို့ဘုရားရှင်ကိုရောမြတ်ဒီမြင်တော်မူဟန္တာဝတိမြို့ဆိုတာဇောင်းတူမြို့ရဲ့နောက်မှာပေါ်တာမေးတဲ့ဇောင်းတူမြို့ကအရင်ပေါ်တာဘာမြို့ကအရင်ပေါ်လဲအေးအဲ့ဒီတော့ဟန္တာဝတိမြို့ဆိုတာမပေါ်သေးဘူးသုလသာလမဟာသာလကုံနေညီနောင်တို့မြတ်စွာဘုရားထံကိုရောက်သွားတဲ့ကာလကဟန္တာဝတိမြို့ဆိုတာမပေါ်သေးဘူးသို့တော်မြတ်စွာဘုရားရှင်ရှင်မိကြည့်လိုက်တော့မြတ်စွာဘုရားရဲ့အနာဂတန္တဉာဏ်တော်ကြီးထဲမှာဟန္တာဝတိမြို့ကြီးရဲ့ဘုရားဆံတော်တည်ထားမဲ့စေတီကြီးရဲ့နောက်တကဟောဒီဟန္တာဝတိမြို့ကြီးမှာပရိယတ်တိသာသနာပရိပတ်တိသာသနာသာသနာတော်ကြီးထွန်းကားပြီးတော့နေလိုလာလို့မြတ်စွာဘုရားသာသနာတော်ကြီးဟာဟန္တာဝတိမြို့မှာထွန်းကားမဲ့ဆိုတာကိုဘုရားရှင်ကိုရောမြတ်မြင်တော်မူတဲ့အခါကြတော့မှဆရံရှင်မင်းရဲ့နှမောင်းတော်နဲ့တူတဲ့လက်တော်ဖြင့်လက်ရလက်ဘာလည်းလဲပရိသတ်ရဲ့လက်ရလက်တော်ဖြင့်ခေါင်းတော်ကိုဆန့်တန်းပြီးတော့တတ်လိုက်တဲ့အခါမှာဘုရားရှင်ကိုရောမြတ်ရဲ့လက်တော်ထဲမှာဆန်တော်နှစ်ဆူဆန်တော်ဘယ်နှဆူလဲအေးဆန်တော်နှစ်ဆူကန့်ညိပါလာတော်မူတယ်အဲ့ဒီဆန်တော်မြတ်နှစ်ဆူကိုဘုန်းတော်ချောင်းပါတခင်တပည့်ညုဘုရားရှင်ကိုရောမြတ်ကမဟာတာလနဲ့ဇူလာတာလကုံတဲ့ညီနောင်တို့အားသာသနာတော်အရှိခံတည်ရစေရန်ရည်တန်လည်းကောင်းစွာမသွေပေးသနာတော်မူလိုက်ပါပေသတည်းအဲ့ဒီလိုဘုရားရှင်ကိုယ်တော်မြတ်ကဆံတော်နှစ်ဆူဂုံတဲ့ကြီးနောင်ကိုပေးတော်မူတဲ့အကြောင်းကိုဟူးနတ်တို့ရွာအစိုးရတဲ့ဇတုမာရတာဝလိန်သာနတ်နေရွာကိုဆွေးရတဲ့တရားမင်းကြီးသိသွားပြီတဲ့တရားမင်းကြီးသိလဲသိသွားကောပိသတ်တေဆံတော်နှစ်ဆူထဲ့ပြီးတော့ပူဇော်ဖို့လို့တပည်သားဝင်လောက်ရှိတဲ့ယရနာရွှေကျုပ်တဲ့ဘာရွှေကျုပ်တဲ့လဲယရနာရွှေကျုပ်ကြီးကိုဗရမညာအဖုံနဲ့ဖုံးပြီးတော့သုလသန္လမဟာသန္လကုံနေညီနောင်တို့ရဲ့လက်ထဲကိုလာပြီးတော့ထဲ့ပါတယ်အမောင်ကုံတယ်တော့မြတ်စွာဘုရားချင်းမြင်တော်မူတဲ့ဟောဒီသံတော်တစုကိုအမောင်တို့ဒုံဆိုင်တူမျိုးကိုပင့်သွားတဲ့အခါမှာဒီတိုင်းပင့်မသွားပါနဲ့ဟောဒီယရနာကျုပ်ထဲမှာထည့်ပြီးတော့ပင့်သွားပါလို့သံတော်မြတ်နှစုထည့်ဖို့လို့တကြမ်းမင်းကိုယ်တိုင်ဆဲလို့ဘုန်းကြီးတို့ပြေးတတ်ရေယရနာရွှေကျုပ်ကိုအပ်ပါတယ် အဲ့ဒီနာအဲ့ဒီယရဏရွှေတုခာအမြင့်တထောင်ရှိတယ်တဲ့ဆန်အမြင့်တထောင်ရှိတဲ့ယရဏရွှေတုတရားမင်းပြန်တဲ့ယရဏရွှေတုကိုဗုဒ္ဓရဲ့ဆန်တော်နှစ်ဆူထဲ့လို့အဲ့ဒီဇူလသာလနဲ့မဟာသာလကုံနေညီတော်တို့ဟာခொနှစ်ရက်တိုင်းတိုင်းဘယ်နှစ်ရက်လဲခொနှစ်ရက်တိုင်းနဲ့အဲ့ဒီမှာအာရပါရပူဇော်တယ်အဲ့ဒီပူဇော်တဲ့ပွဲမှာမြတ်စွာဘုရားနဲ့တန်ခါတော်တွေကိုနေ့စဉ်နေ့စဉ်နဲ့သုံးနေကိုနေ့ချက်ပြုတ်လူတန်းပြီးတော့သက္ကတခொနှစ်ရက်ပြည့်တဲ့အခါကျတော့မှကုံနေညီတော်ကမြတ်စွာဘုရားရှင်ကိုရုံးမြတ်ကိုရှောက်ပါတဲ့ဓမိတ္တရဓမ္မတာမိသမိန္ဒရာဓမ္မတံမိဖြစ်တော်မူသောမြတ်စွာဘုရားအရှင်ဘုရားပေးသနာတော်မူဝတ်တဲ့ဆန်တော်နှစ်စုကိုတပည့်တော်တို့ဘယ်ရည်တည်တာမှာဘယ်လိုပူဇော်ရပါမလဲဘုရားခொနှစ်ရက်ပြည့်တော်လျှောက်တာဘယ်နှစ်ရက်ပြည့်တော်ခொနှစ်ရက်ပြည့်တော်မြတ်စွာဘုရားနဲ့တန်ခါတော်တွေဆွံ့ကြီးဝဲကြီးပြီးတဲ့နေ့မှာဇူလသာလမဟာသာလကုံနေကြီးနောက်တို့ကလျှောက်တယ်အဲ့ဒီတော့မြတ်စွာဘုရားရှင်ကိုရောမြတ်ကဒါယကာတို့ကုံသိန်းကြီးတော်တို့ဟန္တာဝတိမိတဲ့တောင်ရဲ့အနောက်ဘက်မနီမွေသောအရာဒေသမှာပေါ်ထွန်းနေတဲ့တုဒ္ဒတနာတောင်ထိပ်မှာတုဒ္ဒတနာတောင်ထိပ်မတောင်ထိပ်တယ်လေတုဒ္ဒတနာတောင်ထိပ်မှာဌာပနာပြီးတော့ကိုဝဲကြပြီတော့လို့အဲ့ဒီလိုပထမပြားနိစ္စကမိတ်ကြတော်မူတယ်ပြီးတော့ကုံသိန်းကြီးတော်ကစဉ်းစားတယ်တဲ့ပရိသတ်ကြီးဟောတို့ဒုံဆိုင်တူမျိုးနန်းတဝိုက်မှာဟန္တာဝတိဆိုတာလဲမကြဘူးသူတတနာဆိုတာလဲမရှိဘူးအဲ့ဒီလိုတို့ညီကုန်တယောက်စဉ်းစားမိပြီးတော့မြတ်စွာဘုရားကိုထားလျှောက်တယ်တဲ့ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားရှင်ဘုရားမိန့်တော်မူတဲ့ဟန္တာဝတိသူတတနာတောင်းလို့ဆိုတာတပည့်တော်တို့မသိပါဘူးဗျာအဲ့ဒီလိုလျှောက်တော်မှာမြတ်စွာဘုရားရှင်ကိုရုံးမြတ်ကဒါယကာကုံနေညီတော်တို့အဲ့ဒီတောင်နှလုံးကသမုဒ္ဒရာအလယ်မှာရှိဥစွာပေါ်ထွန်းလိမ့်မယ်မပေါ်သေးဘူးပရိသတ်ရေနော်မပေါ်သေးဘူးနောက်တော့မှပေါ်ထွန်းလာလိမ့်မယ်အဲ့ဒီနေရာကိုဆန္ဒမြနှစုတိထကိုဝဲနိုင်ရေအတွေ့နတ်တွေတရားတွေကကိုယ်တိုင်ညွှန်ပြလိမ့်မယ်လို့ဒုတိယဗျာဒိတ်စကားကိုအဝစာကောင်းကောင်းမသွေမိန်ကြတော်မူလိုက်ပါပဲတည်းတကားတို့ဘာမှမပူနဲ့ဟန္တာဝတိမျိုးတို့တုဒ္ဒတနာကုန်းလို့ဆိုတာအခုမပေါ်သေးဘူးပင်လယ်အောက်မှာမြုပ်နေတာနောက်တစ်ပြေးပြေးနဲ့ပေါ်လာလိမ့်မယ်အဲ့ဒီနေရာကိုဆန်တော်နှစ်စုတည်ဖို့နေရာကိုနတ်ဒီတရားတွေကကူညီပြီးတော့ပြလိမ့်မယ်လို့အဲ့ဒီမြတ်တိတ်စကားမိတ်ကြပြီးတော့ခွင်တို့ပေးတိုင်းမြတ်စွာဘုရားလည်းပြန့်ကြွသွားရောအဲ့တော့ဗုဒ္ဓရဲ့ဗျာဒိတ်စကားတော့အရာဆိုရင်ဒီနေ့ဟန္တာဝတိလို့ခေါ်တဲ့ဘုဂိုးမျိုးကြီးဟာဘိလိုပြေတဲ့အရင်တော့ကသမုဒ္ဒရာကြီးဖြစ်ခဲ့တယ်ဆိုတာကိုဒီလိုတွေးကြည့်လို့ရတယ်ပေါ့ဟုတ်လားသမုဒ္ဒရာကြီးအရောက်လို့ကုံတဲ့ညီနောင်တို့ဟာမြတ်စွာဘုရားရှင်ကိုရောင်မြရဲ့ဗျာဒိတ်တော်စကားနှစ်ခွန်းဘယ်နှခွန်းလဲပြေတဲ့ဗျာဒိတ်တော်စကားနှစ်ခွန်းကိုဥထိပ်ပြန်ပန်ဆင်ပြီးတော့မဟာတတ္တရဲ့တရား၉ခုဘယ်လောက်လဲပြေတဲ့ရဲ့မဟာတက္ကိတရား၉ခုနှင့်မှာတရားမင်းပြရတဲ့ယရဏရွှေကျုပ်တော်အတွင်ဗုဒ္ဓရဲ့ဆံရများနှစ်စုထည့်ပြီးတော့သင်္ဘောနဲ့ရေလန်းခရီးကမြန်မာနိုင်ငံကိုပြန်ကြွားလာကြတယ်တဲ့ဗုဒ္ဓရဲ့ဆံတော်များနှစ်စုတကူကြောင့်ဗာအန္တရယ်မှရေလန်းခရီးမှမတွေ့မကြုံရဘဲနဲ့ချောမောစွာဖြင့်ဒုံဆိုင်တူမျိုးကိုဆံတော်များနှစ်စုရောက်တော်မူလာပါတယ်အဲ့ဒါကုံသိန်းညီနောင်တို့ဆန်တော်မြတ်နှစ်စုပြည့်ဆောင်တော်တဲ့အခန်းကိုဘုန်းကြီးတို့ဒီနေရာမှာခဏထားပြီးတော့ကုံသိန်းတွေဆန်တော်ပြည့်လာလို့ဒုံတိုင်းသူမျိုးစိတ်ကန်းကိုရောက်တယ်ဆိုတဲ့နေရာမှာခဏဘုန်းကြီးတို့ပြေတာပေါင်းတော်ကောင်းတို့ရပ်ထားပြီးတော့မြတ်စွာဘုရားရဲ့ခရီးဒေသစာကြီးလက်လီဘုံကိုဘုန်းကြီးတို့နည်းနည်းပြောမယ်ဒါမှဒီနှစ်ခုကဆက်ဆက်မှုရှိမြတ်စွာဘုရားရှင်ကိုရောင်မြတ်ဒီမဟာတတ္တရဲ့တရား30နဲ့တစ်ခုနဲ့မှာနောက်ပါယဟန္တာ900နဲ့အတူဓမ္မထုတခရီးကြွတော်မူတယ်တဲ့ဘယ်ကိုကြွတော့ဆိုရင်တတဝဝိနည်းရတွေကိုတရားကြီးအမြိုက်ဆေးတိုက်ကျွင်းဖို့လို့ပထမဦးဆုံးကြွတော်မူလာတာမာလာယုကျွန်းဆွယ်တဲ့ဘာကျွန်းဆွယ်လဲလဲ အဲ့ဒီမာလာယုကျွန်းစံမှာကြွအဲ့ဒီမာလာယုကျွန်းစံမှာရှိတဲ့တတဝါတွေကိုတရားကြီးအမြဲစေတိုက်ကြွေးပြီးတော့ဆက်ပြီးတော့ကြွတော်မူလာကြတာဘုန်းတော်ပေတာရေတောက်ကတဲ့တဲ့အယုဒရတဲ့ဒွာရဝတိယောနကသာဒလကံဘောဆလို့ခေါ်တဲ့အယတ်ဒေသအသီးသီးတို့ကိုကြွတရားတွေဟောတတဝဝိနည်းတွေကိုကြွတန်းဝင်စဉ်ပြီးတော့ဆက်လက်ပြီးတော့ကြွတော်မူလာတာရာမင်ညတိုင်းသူဝနဘုံမိတထုံပြီညသောဘုရားကြွလာတာတထုံပြီကိုဘယ်ကိုရောက်လာလဲအဲ့ဒါကံမောသားကနေပြီးတော့မြတ်စွာဘုရားတထုံပြီကိုရောက်အဲ့ဒီတထုံပြီကနေပြီးတော့မြတ်စွာဘုရားဆက်ပြီးတော့ကြွတော်မူလာတာဟန္တာဝတိကျွန်းပေါ်ဥစသဲတောင်စုံးကိုရောက်လာတာတဲ့ဟန္တာဝတိမြို့ကစပေါ်ပြီးမရတဲ့အဲ့ဒီအချိန်မှာသဲတောင်စုံးလေးပဲပေါ်နေသေးတယ်အဲ့ဒီသဲတောင်စုံးမှာမြတ်စွာဘုရားခေတ္တခဏယက်တန်တော်မူတယ်အဲ့ဒါမြတ်စွာဘုရားရှင်ကိုရောမြတ်ရတ်တော်မူလိုက်တဲ့တပြိုင်နက်တည်းသေးတောင်ဇွန်းမှာတကောင်ပေါ်တကောင်ထပ်ပြီးတော့နားနေတဲ့ရှင်သာမောင်နှံကကောင်းငင်ကိုပြန်တက်သွားပြီးတော့၃ချိန်တိုင်တိုင်ဘယ်နှချိန်မရသား၃ချိန်တိုင်တိုင်အတောင်နှစ်ဖက်ကိုရှက်ခါမြတ်စွာဘုရားရှင်ကိုရောမြတ်ကိုအယူသိပေးတယ်အဲ့ဒါနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကအနာဂတသညံ့တော်ကြီးဖြင့်ကြည့်ရှုတော်မူပြီးတော့အဲ့ဒီမှာဘုန်းကြီးတို့ပြည်သားပေါင်းတော်ကောင်းတို့ရေပြဋိဒ္ဓကမိတ်ကြတဲ့နောက်ပါပါလာတဲ့တန်ခါတော်တို့ကိုရှင်သားတို့ဟောဒီသဲတောင်စွန်မြင်မျက်နာခါခင်းသာဘူးခင်းသာမတို့တဘာဝဆရိုက်ပျော်ပိုက်မြူးကစားရနေရာဒေသဖြစ်၍နောင်သောအခါဒီနေရာကိုခန္ဓာဝတ္တိလို့အမည်တွေ့လိမ့်မယ်ဒီနေရာမှာငါဘုရားရှင်ကိုရောမြတ်ရဲ့သာသနာတော်ကြီးဟာရှင်မြင့်စွာတည်တံ့ပြီးတော့နေလိုလာလိုထွန်းလဲလိုက်မယ်လို့ဘဂဝါဘုန်းတော်ကျောင်းစုအောင်းလန်းသူဖြစ်တော်မူသောဘုရားရှင်ကိုရောမြတ်ကအဝစာကရုဏာရှိထားမင်းသားအဖြစ်မိန်ကြားတော်မူလိုက်ပါပဲသတည်းဒီမျိုးမှာငါဘုရားရဲ့သာသနာတော်ကြီးနေလိုလှလိုထွန်းလိုက်မယ်လို့မြတ်စွာဘုရားရှင်ကိုရောမြတ်ဗျာဒိတ်စကားမမိတ်ကြဘူးလားတမိတ်ကြတဲ့အချိန်ပဲသူ့ဘုကိုဟန္တာဝတိနေပြီတော်ကြီးအခုပရိယသာသနာကောပရိပသာသနာကောနေလိုလှလိုမထွန်းဘူးလားပရိယသာသနာမှာဆိုရင်အောက်မြန်မာနိုင်ငံမှာမန္တလေးကိုဖယ်ထားအောက်မြန်မာနိုင်ငံမှာတတိုက်ထဲမှာသင်္ကန်း1000ကျော်သတင်းသုံးတာခွန်ကြီးတို့ဘုကိုမျိုးမှာပဲရှိတယ်တစ်ခေါက်ဝိုင်းကြောင်းဘာကြောင်းလဲဘုရားသာမန္တလေးမြို့ကိုဖယ်တာမန္တလေးမြို့ကလွဲ၍အောက်မြန်မာနိုင်ငံမှာတန်ခါ1000ကျော်ပရိယတ်တိသာနာတော်အထုတ်နေတာတတိုက်သေးကိုပြောသေးတာနော်ဒီပင်အဲ့ဒီဒီပင်တန်ခါရရှိပြီးတော့ရှိတဲ့သာသနာမန္တိုင်းတို့ပုဗ္ဗယုံတို့ဟောဘက်ကဥဒ္ဒာတိတိတို့ဘာလို့ဓာတွေကိုထားအောင်ခဏလေးတတိုက်သေးမှာတင်ကိုတင်ခါ1000ကျော်သတင်းသုံးပြီးတော့ပရိယတ်တိသာနာတော်ကိုအထုတ်နေတာအောက်မြန်မာနိုင်ငံမှာဆိုရင်ခေါင်းကြီးတို့ဘကုန်းမြို့မှာပဲရှိတယ်လို့ဘကုန်းသူဘကုန်းသားတွေကြွားစရာမကောင်းဘူးလားမင်းနေတို့မျိုးတန်ခါဘလားတို့မျိုးတန်ခါ1000ကျော်ရှိတယ်တတိုက်ထဲမှာနေဟဲနေတို့ဘကုမျိုးစုံမျိုးသားတွေတဲ့တရာတရားကောင်းလိုက်တာကောင်းမှာပေါ့တို့ကဗျာဒိတ်စကားနဲ့နေတာကိုဘာစကားနဲ့နေတာလဲမြတ်စွာဘုရားကဘကုမျိုးမှာသာနာတော်ကြီးနေလုံလားလို့ထွန်းမယ်လို့မမိန်ခဲ့ဘူးလားမိန်ခဲ့တဲ့အတိုင်းကနေလုံလားလို့မထွန်းဘူးလားအေးအဲ့ဒါနေလုံလားလို့ထွန်းတဲ့ဘကုမျိုးမှာနေရတာဘုန်းကြီးတို့တရားတော်မတွေကံမကောင်းဘူးလားကံကောင်းရင်ဘယ်မှမရှိနဲ့ဘကုပဲနေကြကြလားเออだจอมโลไกดอบิเมตะเอ๋อกุปรมะไบเอ้อน่ะญาติสวาบิยะจินโกโรเมตติหอดิเนียฐานะมาหันตาวดีณีบิโรจีปอไลเมลุปอลาไลเมลุโซเรเปญไดตะกาโกอวสากรุณาชีทาเมตตาอาภิเม็งจาดอมูไลปาเวตะดิ
ญาติสวาพะยาသူဝနာဘုံမိတထုံကနေပြီးတော့ဘုန်းကြီးတို့သန္တာဝတိမြို့ပေါ်ထွန်းမဲ့အရတ္တေတာကိုကြွတော်မူလာတဲ့အချိန်ဟင်းသာဘုံဟင်းသာမမောင်နှံကကောင်းငင်ရန်တက်ပြီးတော့သုံးချိန်တိုင်တိုင်တောင်းပန်ရှဲပြီးတော့မြတ်စွာဘုရားကိုပူဇော်တာအကြောင်းပြု၍မြတ်စွာဘုရားရှင်ကိုတော်မြတ်ကဒီနေရာဒီတင်တမှာဟန္တာဝတိနေပြီတော်ကြီးဆိုတာစပြီးတော့ပေါ်ထွန်းလာလိမ့်မယ်အဲ့ဒီဟန္တာဝတိနေပြီတော်ကြီးမှာငါဘုရားရှင်ကိုရောမြတ်ရဲ့သာသနာတော်ကြီးဟာ ရှင်မြဲစွာတည်တံ့ပြီးတော့နေလိုလားလို့ထွန်းလင်းလိုက်မယ်ဟန္တာဝတိပြည်ကြီးကိုစတင်တည်ထောင်မဲ့သူတွေကတော့အရှိအယက်ကနေနတ်မျိုးနွယ်ဖြစ်တဲ့နဂါမနဲ့ဝိဇ္ဇာတို့ကမွေးဖွားတဲ့ရာဇအုပ်ဆောင်မင်းကြီးနှောင်းတို့ကိုတရားမင်းကကူညီပြီးတော့ထိတဲ့နန်းတဲ့ဒီလိမ့်မယ်မင်းကြီးနှောင်းဆိုတာတမလနဲ့ဝိမလဘာနဲ့ဘာနဲ့လဲပရိသတ်ကြီးအဲတမလနဲ့ဝိမလမင်းသားညီနှောင်းတို့ကိုတရားမင်းတွေကနေကူညီပြီးတော့ဟန္တာဝတိနေပြီးတော့ကြီးတဲလိမ့်မယ်လို့ဘုရားရှင်ကိုရောမြတ်တီပြန်တဲ့စကားကိုမိန်ကြတော်မူပြီးတော့မင်းစီမဒေတာကိုပြန်ကြွတော်မူသွားတယ်တဲ့အဲ့ဒီဗျာဒိတ်စကားမိန်ကြပြီးတော့မြတ်စွာဘုရားဗုဒ္ဓခရာပွင့်တော်မူရာမင်းစီမဒေတာကိုပြန်ရောက်အဲ့ဒါဘုန်းကြီးတို့ဒီနေရာမှာမဟာတာလနဲ့ဇူလာတာလကုံတဲ့ညီနောင်တို့စံတော်မြတ်နဲ့စုပေးသနာတော်မူလိုက်တဲ့ခုနှစ်တတ္တယကတရား၉ခုနှစ်ဘယ်လောက်လဲမရေးသားရင်မြတ်စွာဘုရားဟန္တာဝတိတီမဲ့နေရာကိုကြွတော်မူလာပြီးတော့ဗျာဒိတ်စကားမိန့်ကြတော်မူတာကမဟာတတ္တယတရား၁၀ခုနှစ်လို့ဒီလိုသမိုင်းကဆိုထားတော့ကဒါမြင့်ဆန္ဒော်နဲ့ဖယားဘသူကအရင်ကြွရောက်တော်မူလာတာလို့ဆိုရင်ဆန္ဒော်နှစ်ဆူကအရင်ရောက်လာတာဟုတ်လားပရိသတ်ကြီးအဲဆန္ဒောနှစ်ဆူကအရင်ရောက်နေတော့ဆန္ဒောရောက်ပြီးလို့နှစ်နှစ်နေမှမြတ်စွာဘုရားရဲ့ဆန္ဒောနှစ်ဆူဒုံဆိုင်တူမျိုးကိုကြွားရောက်တော်မူပြီးလို့နှစ်နှစ်နေမှမြတ်စွာဘုရားကြွားတော်မူလာတာတဲ့တရားနဲ့ကိုကုနဲ့ကဆန္ဒောမြတ်နှစ်ဆူသင်္ဘောနဲ့ပြန့်ဆောင်လာတော့သင်္ဘောဆိုင်ရောက်တဲ့ဆိုရင်ပဲပရိသတ်ကြီးဆန္ဒောမြတ်နှစ်ဆူကိုသင်္ဘောပေါ်ကနေမချသေးပဲနဲ့ကုန်းတဲ့ညီနောင်ကဖခင်ဖြစ်တဲ့တထေးကြီးပိန်တင်းကားနဲ့မိခင်ဖြစ်တဲ့တထေးကတော့သူမနာကလျာဏီအဲ့ဒီမဲတော်နဲ့ခမဲတော်ထံသွားပြီးတော့အချိုးအချောင်သွားပြောပြတာမဲတော်တို့ခမဲတော်တို့သားတို့မြတ်စွာဘုရားကိုဟောအိန္ဒိယဒေတာမင်းစီမအယဒေတာမှာဖူးတွေ့ကြရတယ်အဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကသားတို့ဒုံဆိုင်တူမျိုးကိုကြွားဖို့လို့ပင့်တော်လဲပဲမြတ်စွာဘုရားရှင်ကိုရောမြတ်မကြွားဘဲနဲ့ကိုရောရှင်မြတ်ဘုရားရဲ့ကိုယ်စားတည်ထားဖို့လို့ဆန်းတော်နှစ်ဆူကိုပေးလိုက်တယ်အဲ့ဒီလိုအာရပန်းရနဲ့တထေချင်းပိဏိကနဲ့တထေကရောကြီးသူမနာကလျာဏီတို့ကိုတွားရောက်ပြီးတော့ပြောဆိုပြတဲ့အခါကျတော့မိဘနှစ်ပါးနဲ့ဒုံဆိုင်တူမျိုးသူမျိုးသားတွေဟာတတ်တော်ထင်ရှားမြတ်စွာဘုရားကြွတော်မူလာတာပါလားလို့စိတ်ထဲမှာတွေးပြီးတော့ဆန္ဒမြတ်နှစ်ဆူကိုအကြီးအကျယ်ပူဇော်ကြတယ်တဲ့အဲ့ဒီဗုဒ္ဓကိုယ်စားဆန္ဒမြတ်နှစ်ဆူကြွတော်မူလာတဲ့တဲ့ကိုသူဝနာဘုံမိတထုံဘယင်မှတ်တော်ပရိသတ်ကြီးအဲ့ဒါဘုရားတကားကြီးပဲသူဝနာဘုံမိတထုံဘယင်တိဟရာဇာဘွဲ့ခံတဲ့မန္တလေးမင်းကြီးထံကိုဒီကနေပြီးတော့သုလာတာလနဲ့မဟာတာလကုံနေညီနောင်တို့ကဟဲ့တထုံမင်းကြီးလည်းသွားပြီးတော့အကျိုးကြောင့်ပြောကြအောင်ဆိုပြီးတော့တထုံမင်းကိုသွားပြီးတော့တိဟရာဇာဘွယ်ခန္ဓာမန္တလေးမင်းကြီးထံကိုသွားပြီးတော့တည်တဲ့ကံသွားပို့တာအာဗုဒ္ဓရဲ့ဆန္တော်များနှစ်စုဒုံဆိုင်တူမျိုးကိုရောက်နေတော်မူတဲ့ဆိုတဲ့တည်င်းကိုကြားလဲကြားရောမေးတန်တဲ့မန္တလေးမင်းကြီးဟာဖရဏဘိဒီခွန်းစီထိတယ်လို့တဲ့အလွန်တရားမှကြီးညိုတဲ့စိတ်တွေတဘွားဘွားဖြစ်ပေါ်လာပြီးတော့မိဖုရားကြီးကမင်းပရိသတ်အစုံအလင်းစစ်အင်္ဂါ၄ပါးပြင်ဆင်ပြီးတော့ဒုံဆိုင်တူမျိုးကိုရေလန်းခရင်နဲ့ခြစ်တက်တော်မူလာတယ်။ဘာလာလောက်တာတော့ဆိုရင်ဆန်တော်ကိုပူဇော်ဖို့လို့ဘာလာလောက်တာမန္တလေးလို့ခေါ်တဲ့မင်းကြီးတိဟရာဇာဘွဲ့ခံတာအဲ့ဒါတခါတည်းဆန္ဒကိုပူဇော်ဖို့လို့ဆိုပြီးတော့ဆင်းရဲငါလေးပါးနဲ့ချီးပြီးတော့တထုံမျိုးကနေပြီးတော့ရေလန်းခရီးနဲ့ဇောင်းသူမျိုးကိုကြွတော်မူလာတာတထေးကြီးပိန်ဒီကတထေးကတော်ကြီးသူမနာကလျာဏီမျိုးသူမျိုးသားတွေတင်းမောစိတ်မှပေးတန်ရေးအုပ်အုပ်ကြက်ကြက်နဲ့တခါတည်းတထုံမင်းကြီးကြွလာတယ်တထုံမင်းကြီးကြွလာတယ်ဆိုပြီးတော့စီကားစွာနဲ့ကြိုးဆူကြ
ကောင်းကင်ယံကနေပြီးတော့ငှက်တွေကလည်းပဲတင်းပေါ်မဆိုင်မီမန္တလေးမင်းကြီးတင်းပေါ်ဆောင်းသူမျိုးကိုမဆိုင်မီကောင်းကင်ယံကနေပြီးတော့တခါနဲ့ငှက်တွေကလည်းပဲစုဝေးပြီးတော့ตาရတဲ့အတန်တွေပေးလို့မန္တလေးမင်းကြီးကိုကြိုဆိုကြတယ်တဲ့ငှက်ရောလူပါထပ်ဝန်းကျင်ကနေပြီးတော့မန္တလေးမင်းကြီးကိုပူဇော်ကြိုဆိုကြတဲ့အတွက်ကြောင့်မို့လို့အဲ့ဒီတထုံဘရင်မန္တလေးမင်းကြီးကိုမြို့သူမြို့သားတွေကတမန်တဝါစာပါတယ်လေတမန်တာဆိုတာထပ်ဝန်းကျင်ကပူဇော်ခြင်းကိုခံရတဲ့ရာဇာမင်းကြီးပဲဆိုပြီးတော့တမန်တရာဇာဆိုတဲ့ဘွဲ့အဲ့ဒီမှာတမျိုးတိုးပြီးတော့မန္တလေးမင်းကြီးကိုခေါ်ကြတယ်တဲ့တမန်တရာဇာမင်းကြီးမမင်းနဲ့လေအေးတမန်တရာဇာဘွဲ့ခံမန္တလေးမင်းကြီးဟာမဟာဘောဂသာရဘွဲ့ခံတဲ့တထေးကြီးပိဏိကအမှုပြုတဲ့ဒုံဆိုင်တူမြို့သူမြို့သားတွေဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ရဲ့ဆန်တော်မြတ်နှဆူကိုရွှေပန်းဆိုင်နေငွေပန်းဆိုင်နေနဲ့ချိန်ဆွဲပြီးတော့မျိုးမျိုးပူဇော်တက္ကရာပြုလုပ်ပါတယ်တမန္တရာဇာမင်းကြီးဟာဆန်တော်မြတ်နှဆူကိုအလွန်တရာမှကြီးညိုတော်မူတဲ့အတွက်ကြောင့်မို့လို့ဆန်တော်မြတ်နှဆူကိန်းဝတ်တော်မူဖို့လို့အလွန်တရာမှကြီးကျယ်ခမ်းနားတဲ့တဇောင်းတော်ကြီးတခုကိုဆောက်တယ်တဲ့ဆံတော်မြတ်ထားဖို့လို့တဇောင်းတော်ကြီးဘာဆောက်တာလဲပရိသတ်တထုံဘရင်တမန္တရာဇာဘွဲ့ခံမန္တလေးမင်းကြီးကအဲ့ဒီတဇောင်းတော်ကြီးဆံတော်မြတ်ကိန်းဝတ်ဖို့ဆိုပြီးတော့အလွန်တရာကိုကြီးကျယ်ခမ်းနားတော့တဇောင်းတော်ကြီးတခုဆောက်လုပ်ပြီးတော့လှူဒန်းတယ်တထေးကြီးပိဏိကနဲ့တထေးကတော်ကြီးသုမနကလျာဏီစုလသာလမဟာသာလ30ညီနောင်တို့ကလည်းပဲဟာမင်းကြီးကမှဆံတော်မြတ်ကိန်းဝတ်ဖို့လို့တကောင်းတော်ကြီးလှူဒန်းရင်မင်းကြီးတကောင်းအတိုင်းပဲငါတို့လည်းပဲတကောင်းတော်ကြီးတစ်ခုဆောက်လို့လှူဒန်းကြစို့လို့ဆိုပြီးတော့တမန္တရာဇာမင်းကြီးဆောက်လို့တဲ့တကောင်းနဲ့ထတ်တူတကောင်းတော်ကြီးတစ်ခုကိုဆောက်လို့လှူဒန်းတယ်တကောင်းတူဗာလဲပရိသတ်ရဲ့တဇောင်းတူကနေပြီးတော့ကာလ၍လျောလာတော့ဇောင်းတူတဲ့ဘာလို့ခေါ်လဲသူရှိကခေါ်တာကတဇောင်းတူဘာလဲပရိသတ်အေးရှင်မရင်လှူတဲ့တဇောင်းနဲ့တထေးလှူတဲ့တဇောင်းဟာပုံစံချင်းခွဲမရအောင်တူနေတာမို့လို့တဇောင်းတူအဲ့ဒီရှင်မရင်ကြီးလှူတဲ့တဇောင်းထဲမှာဆန်တော်ခုနှစ်ရက်ကိန်းဝတ်တယ်တထေကြီးဗိဏိကနဲ့တထေကတော်သုမနကလျာဏီတို့လှူတဲ့တဇောင်းတော်မှာဆံတော်ခုနှစ်ရက်ကိန်းဝတ်တယ်။အဲဒီလိုခုနှစ်ရက်စီခုနှစ်ရက်စီကိန်းဝတ်ပြီးတော့အဲဒီတဇောင်းနှစ်ခုအတွင်းမှာဘိန်းတို့ပေတ ayi ခုနှစ်ရက်တိုင်တိုင်ဒုရိယာမျိုးစုံတိမုတ်ပြီးတော့ပွဲလန်းသဘင်များဆင်းရင်ကျင်ပါတဲ့ဓာအပြင်ကိုရွှေမန်းငွေမန်းရွှေပေါက်ပေါက်ငွေပေါက်ပေါက်ရွှေစင်မီနိုင်ငွေစင်မီနိုင်များထွန်းပြီးတော့လည်းပဲနေညမပြအဲ့ဒီဆံတော်မြတ်နှစ်စုကိုပူဇော်ကြတယ်တဲ့အေတမန္တရာဇာမင်းကြီးဟာဆံတော်မြတ်နှစ်စုကိုအလွန်တရာကြီးညိုတော်မူတဲ့အတွက်ကြောင့်မလို့တထုံကိုမပြန်သေးပဲနဲ့ဆံတော်မြတ်နှစ်စုကိုဖူးရတာအားမရလို့တထုံကိုပြန်ဖို့မပြန်တော့ဘူးတထုံကိုမပြန်တော့ဘဲနဲ့ပရိသတ်တွေအဲ့ဒီဇောင်းသူမျိုးကိုတိန်ခပူရလို့တိန်ခပူရဗါတယ်လေတိန်ခပူရလို့ဆိုင်းမုတ်ကြီးတင်းပြီးတော့တိန်ခပူရမျိုးတော်လို့သမုတ်ပြီးတော့အဲ့ဒီဇောင်းသူမျိုးမှာခိတ္တရာကြီးဌိနဆန်တော်မူတယ်အမျိုးမျိုးသောပူဇော်ပွဲရတဲ့နဲ့အာရအောင်ပူဇော်ကြပြီးတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ရဲ့ဗျာဒိတ်စကားအယဒီစံတော်မြတ်နှစ်စုကိန်းဝဖို့လို့သူတသနာကုံတော်ဘာကုံတော်အေးသူတသနာကုံတော်ကိုရှားပွေးကြတော့တဲ့စီဝဝဲခေါ်လိုက်တာဘာခေါ်လိုက်တာလဲသူတသနာကုံတော်ကိုရှားပွေးကြစို့လို့ဆိုပြီးတော့စီဝဝဲခေါ်လိုက်တာအဲ့ဒီစီဝဝဲရဲ့ဆုံးဖြတ်ချက်အယသူတန္တနာကုန်းတော်ကိုရှာဖွေဖို့လို့ဘဒုကိုတာဝန်ပေးလိုက်တုံးဆိုရင်အခမဟာသေနာပတိဘွဲ့ခံဘဝတုတ္တနဲ့ပြည့်စုံတဲ့နန်းရင်ဝင်ကြီး ဝိညာဉ်နာမည်ကဥဟံတဲ့ဘယ်သူလည်းမရင်တိုင်းဝိညာဉ်ဥဟံအဲ့ဒီဝိညာဉ်ဥဟံကိုတာဝန်ပေးလိုက်တာဒုဒသနကုန်းတော်ကိုရှာကြတော့ဆိုပြီးတော့အဲ့ဒါဝိညာဉ်ဥဟံကိုတာဝန်ပေးတော့အမတ်ကြီးဥဟံကလူ300နဲ့ပရိသတ်ရေအမတ်ကြီးဥဟံနောက်မှလူဘယ်လောက်ပါလာလဲအဲ့ဒါလူပေါင်း300နဲ့သုဒ္ဓသနကုန်းတော်ကိုရှာဖွေလိုက်တာမဟာတက္ကရေ133ခုမဟာတက္ကရေဘလောက်133ခုနှစ်မှာတဲ့တရားမင်းကြီးရဲ့ညွန်ပြချက်အရာသုဒ္ဓသနကုန်းတော်ကိုရှာဖွေတွေ့ရှိပါတယ်သုဒ္ဓသနကုန်းဆိုတာဟောဘုန်းကြီးတို့ပရိသတ်အခုတက်နေတဲ့ဟောဒီရှင်မောရဇေတိတော်ကြီးတည်ထားတဲ့ဟောဒီကုန်းကြီးကအဲ့ဒါသုဒ္ဓသနကုန်းဘာကုန်းလဲလေရွှေတော်ကုန်းဘုရားတည်ထားတာကတိမ်ကုတ်တရကုန်းဘာကုန်းနဲ့လဲဘုကုရှင်မတော်ဘုရားတည်ထားတဲ့ကုန်းကဘာကုန်းနဲ့အဲသုဒ္ဓသနကုန်းတော်ကိုတွေ့တော့အဲ့ဒါတွေ့တွေ့ချင်းအမကြီးဦးဟံကဗုဒ္ဓရှင်တော်များဘုရားရဲ့ဗျာဒိတ်တော်စကားအရာဤကုန်းတော်သည်သုဒ္ဓသနကုန်းတော်အမှန်တကယ်ဖြစ်ပါကတစုံတရာထူးခြားမှုကိုပြပါစေတည်းဒီလို့သစ္စာဆိုလိုက်တာဘာလို့လိုက်တာလဲအေးထူးကဲသောအတိတ်နမိတ်များကိုပြပါဒီနေ့ဟာဗုဒ္ဓရဲ့ဆန္ဒမြတ်ကိဝတ်တော်မူမဲ့နေရာဖြစ်ရင်လည်းပဲထူးခြားသောအတိတ်နမိတ်များပြပါစေတည်းလို့အဲ့လိုဒိဋ္ဌံပြုသစ္စာဆိုလဲဆိုလိုက်ကောဘိလုံမင်းသားရဲ့မဟာပထဝီမြေကြီးတုန်ခီးပြီးတော့လာတယ်အဲ့ဒါလူပြည်ကမြေကြီးတုန်ခီးလာတော့နတ်ကြီးကနတ်တွေကဗြဟ္မာတွေကသိကြတယ်တဲ့ဟာလူပြည်မှာမြေကြီးတုန်ခီးပြီးတော့လာတယ်ဘာများအကြောင်းရှိပါလဲနတ်တွေဗြဟ္မာတွေကလှမ်းကြည့်ပြီးတော့သုဒ္ဓသနကုန်းတော်ကိုတက်ချင်းပြီးတော့လာကြတယ်တဲ့အဲ့ဒီလိုနတ်ပြည်ကနတ်တွေဗြဟ္မာတွေသုဒ္ဓသနကုန်းတော်ကိုတက်ချင်းပြီးတော့လာတဲ့အချိန်မေဇိမဒေတာကယဟန္တာ၈ပါးယဟန္တာဘယ်နှပါးအေးရှင်မန်းတော်ယဟန္တာရှင်သူမြတ်တွေကလည်းကောင်းငင်ခကြီးကနေပြီးတော့သုဒ္ဓတနကုန်းတော်ကြီးကိုကြွတော်မူလာကြတယ်တဲ့နတ်တွေမြမတွေရဲ့တကူအာနုဘောနဲ့အမကြီးဥဟံကတောင်းတော်ကြီးကိုရှင်းလင်းပြီးတော့ဌာပနာဒိုက်ကိုတူပါတယ်ဒီဌာပနာဒိုက်ကြီးကိုတူတာအမကြီးဥဟံဘယ်သူလဲပရိသတ်ရဲ့အဲသူပဲရှာလို့တွေ့တယ်သူပဲဒီဌာပနတိုင်းကြီးကိုတွေ့တယ်အဲ့တော့ဒီဘုန်းကြီးတို့မြတ်စွာဘုရားရဲ့ဆန္ဒနှစုကိဝတ်တော်မူမဲ့ဌာပနတိုင်းခါအမြင့်အတောင်40ရှိတယ်တဲ့အမြင့်အတောင်ဘယ်လောက်ရှိလဲအလျားနဲ့အနံကအတောင်20တဲ့စတုယံပတ်လဲဆိုအတောင်80ရှိဌာပနတိုင်းရဲ့အောက်ကျန်းခင်းကိုတော့မြတို့စိန်တို့နဲ့စီချထားတယ်ဗုဒ္ဓရဲ့ဆံတော်မြတ်ကိဉ္ဝတ်တော်မူမဲ့ရှင်မတော်ဘုရားကြီးရဲ့ဌာပနာတိုင်းအောက်ခြေကျန်းကင်းကိုပိသရဲ့မြရီစိန်နေတဲ့ဗာရီဗာရီနဲ့လေအေးမြရီစိန်နေနဲ့စီချပြီးတော့ထားတယ်တဲ့အဲဒီလိုမြရီစိန်နေနဲ့စီချထားပြီးတဲ့အခါကျတော့အလယအတောင်20ဒုတမိုက်နဲ့လလေးတည်းရှိတဲ့ကြောက်ပြားကြီးကိုခင်းထားတယ်ဌာပနာတိုင်းရဲ့နာယံတွေကိုစိန်နေမြရီနဲ့စီချထားတယ်ကြောက်ပြားတွေနဲ့လေးပဲလေးတန်းကာယံထားတယ်။ဌာပနာတိုင်းကြီးပြီးတော့အမကြီးဦးဟံဇောင်းသူမျိုးကိုပြန်လာပြီးတော့တမန်တရာဇာမင်းကြီးကိုအကျိုးအကြောင်းပြောပြတယ်။မြတ်တော်မင်းကြီးဌာပနာတိုင်းကြီးတည်ထားလို့ပြပါပြီ။သုဒ္ဓသနကုန်းတော်ကိုဆန္ဒမြတ်ပင့်ဆောင်ရန်အတွက်လမ်းခရီးမှာပြင်ဆင်มาတော့ဆန္ဒကြွလာမှာကဇောင်းသူကဘယ်ကကြွလာမှာလဲအဲ့ဒါကိုမကြီးဥဟံကလာပြီးတော့တရင်ပို့တာဌာပနာတိုင်းကြီးပြီးပါပြီအကုန်လုံးစိန်နေမြတ်နေနဲ့ချက်စီမံပြီးတော့ပြီးပြီအဲ့ဒါရှင်မင်းကြီးဆန္ဒပေးမလို့လမ်းခရီးကိုစီစဉ်มาတော့လို့အဲ့ဒီလိုပြောတော့အဲ့ဒါဘုန်းကြီးတို့ပရိသတ်ရေသုဒ္ဓသနကုန်းတော်ကိုဆန္ဒမြတ်ပေးဆောင်ရန်အတွက်လမ်းခရီးမှာတဲ့ပြုခေရာသမကရင်ပြိဟိုရီတဲ့ငပြောပင်ဆိုင်ဇောင်းသူနဲ့သုဒ္ဓသနကုန်းကိုလာတဲ့လမ်းခရီးမှာတမန္တရာသာမင်းကြီးကအမိန့်တော်များသတ်မှတ်ပြီးတော့ဆန္ဒတော်မြတ်ကိုပင့်စင်စေတယ်တဲ့ဆန္ဒတော်မြတ်ရလာတဲ့ခုနှစ်က109ခုဘယ်လောက်လဲပရိသတ် ကောင်းတော်ကြီးကိုရှာဖွေတွေ့ရှိတာက133ခုသုဒ္ဓသနကောင်းတော်ကိုရှာဖွေတွေ့ရှိတဲ့ခုနှစ်ကဒါမျိုးလို့ရှိရင်ဇောင်းသူမျိုးမှာဆံတော်မြတ်ကိုပူဇော်ထားတာဟာဘယ်နှစ်ကြာတော့ဆိုရင်၄နှစ်ကြာတယ်ဘယ်နှစ်နှစ်ကြာလဲ၄နှစ်တိတိဇောင်းသူမျိုးမှာဟောဒီဘုန်းကြီးတို့မြတ်စွာဘုရားရဲ့ဆံတော်မြတ်နှစ်ဆူကိုပူဇော်ထားတာအဲ့ဒီဆံတော်မြတ်နှစ်ဆူကိုပရိသတ်ရဲ့မြင်းကတော့ယထာဘုံမှာတင်းပြီးတော့မြင်းလဲနဲ့ပင့်တာရှေ့ကမြင်းနောက်ကတခါတဲ့ယထပြန်နေပါလေရှင်ပြီးတော့တကြမင်းလှူလိုက်တဲ့ယရနာရွှေကျုပ်ဗရမယအုပ်အဖုံးနဲ့ဆံတော်မြတ်နှစ်ဆူကိုမြင်းကန်တော့ယထာဘုံတင်ပြီးတော့ပင့်ဆောင်လာတာတမန္တရာသာမင်းကြီးရဲ့မိဖုရားကြီးရဲ့တထေကြီးပိန္ဒိကရဲ့တထေကတော်သူမနာကလျာဏီနောက်တကစုလန်းသာလမဟာသာလကုံတဲ့ကြီးတော့ပြီးတော့မြို့သူမြို့သားတွေတန်းစီပြီးတော့သူရိယာမျိုးစုံနဲ့တီးမှုပြီးတော့ခန္ဓာကြီးကျယ်စွာဖြင့်ဘိရုပိယတဲ့ဆန်တော်မြတ်နှစ်ဆူကိုပင့်ဆောင်လာပါတယ်တဲ့ဇောင်းသူမျိုးနဲ့သုတသနကုံးဟာရှေခိအနေနဲ့ပြောရင်နှစ်ယူဇနာဝေးတယ်တဲ့ဘလောက်ဝေးတယ်လဲလဲအဲနှစ်ယူဇနာလောက်ဝေးတယ်ဒါပေမဲ့လို့ဘိရုပိယတဲ့လန်ခရင်ကြားမှာပူဇော်ခြင်းတွေကတစ်မျိုးပြီးတစ်မျိုးတိုးတိုးပြီးတော့ပူဇော်နေတော့ဆန်တော်မြတ်နှစ်ဆူဟာခပြေးပြေးလေးပဲကြွတော်မူလာတယ်တဲ့ဇောင်းသူမျိုးကနေထွက်လာတာခရီးတဝက်ရောက်တော့ခုနှစ်ရက်ရှိသွားပြီဘယ်နှစ်ရက်ဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းနဲ့ဆန်တော်မြတ်ကိုပြင့်လာတာခရီးတဝက်ရောက်တော့ခုနှစ်ရက်ရှိသွားပြီအဲ့ဒီခုနှစ်ရက်ပြည့်တဲ့နေ့မှာတောအုပ်ကြီးတစ်ခုအတွင်းကိုဟောဒီဆန်တော်မြတ်တင်နာတဲ့မြင်းကတော်ယထပြန်ဟာဘိညုံမင်းသားကြီးဆက်ရောက်ပြီးတော့လာပါတယ်အဲ့ဒီတော့အကြီးတွင်းကိုဇန်တော်မြတ်နှစ်ဆူရောက်လဲရောက်လာတဲ့အချိန်မှာပန်းမျိုးစုံတွေဟာအခါမဟုတ်ဖဲနဲ့ဟာတခါတဲ့မျိုးစုံတော့ပန်းတွေဟာဖူးပွင့်ပြီးတော့ကြိုးဆိုကြတယ်တဲ့အဲ့ဒီတော့အုပ်ကြီးကအလုံးကိုตายာလှပတဲ့တော့အုပ်ကြီးနဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့ဇန်တော်မြတ်ပင့်ဆောင်လာတဲ့မြင်းရထားဟာအဲ့ဒီတော့အုပ်ကြီးအတွင်းမှာရပ်တန့်သွားတယ်တဲ့တော်အတွင်းမှာဆံတော်မြတ်တင်လာတဲ့ယထာဘာဖြစ်သွားလဲယက်တန့်သွားတာဟုတ်လားဘုရားသားရေယက်တန့်သွားတာဘာဖြစ်လို့ယက်တန့်သွားတာတော့ဆိုရင်ပူဇော်ခြင်းကိုခံဖို့လို့နတ်တွေဗြမာတွေတော်ထဲမှာစောင့်နေတဲ့တောဆောင်နတ်တောင်ဆောင်နတ်တွေအဲ့ဒီနတ်ဗြမာတွေရဲ့ပူဇော်ခြင်းကိုခံဖို့လို့ပူဇော်ဖို့ဟာယက်တန့်ပေးတော်မူတဲ့တော်ကိုတန့်တော်ကြီးဘာလဲဘုရားသားသံတော်မြတ်ယတ္တံပေးတော်မူတဲ့တောကိုတန့်တန့်တော်ကြီးကနေကာလရွေလျားလာတော့ထံတော်ကြီးတဲ့ဘာလို့ခေါ်ကြ?တွဲပြီးတော့ခုခေါ်နေတာထံတော်ကြီးဆောင်သူထံတော်ကြီးဆောင်သူမခေါ်ဘူးလား?ထံတော်ကြီးမဟုတ်ဘူးပရိသတ်ရဲ့တန့်တော်ကြီးဘာလဲ?အေးတောကြီးထဲမှာသံတော်မြတ်နှစ်ဆုပူဇော်ဖို့လို့ခိတ္တခဏယတ္တံပေးတော်မူလို့အဲ့ဒီတော်ကိုတန့်တော်ကြီးသဘောပေါက်သွားပြီနော်အဲ့ဒီတန့်တော်ကြီးထဲမှာတညတာကိန်းဝတ်ပြီးတော့ဘေးတိုက်ဇန်တော်မြတ်နှစ်ဆူဟာခရီးဆက်တော်မူလာတာသုဒ္ဓတနကုန်းတော်ကိုခုနှစ်ရက်ပြည့်မှရောက်တယ်တဲ့အဲ့ဒီတန့်တော်ကြီးကနေပြီးတော့ဇန်တော်မြတ်နှစ်ဆူသုဒ္ဓတနကုန်းတော်ကိုကြွလာတာခုနှစ်ရက်ဘယ်နှစ်ရက်ဇောင်းသူမျိုးကနေပြီးတော့တန်တော်ကြီးကိုကြွားလာတာကဘယ်နှစ်ရက်အေးအဲ့ဒါအလုံးပေါင်း34ရက်ပြည့်တဲ့နေ့ဟောဒီရွှေမော်တော်စေတီတော်ကြီးရဲ့ကုန်းတော်သုဒ္ဓတနကုန်းမြေကိုဘုန်းကြီးတို့ပရိသတ်ရေးဆံတော်မြတ်နှစ်ဆူရောက်တော်မူလာပါတယ်ကြွားတော်မူလာပါတယ်အဲ့တော့ဒီရွှေမော်တော်စေတီတော်ကြီးရဲ့ဌာပနာတော်သွေးအခမ်းအနားဟာအလွန်တရာကိုထူးဆန်းပါတယ်ပရိသတ်ဌာပနာတိုင်းတော်ကိုဆံတော်မြတ်နှစ်ဆုရောက်တော်မူလာတဲ့အခါမှာတရားမင်းဖန်ဆင်းထားတဲ့ရွှေပခက်တဲ့ပခက်ပခက်မလဲဘေးသားရေခလေးတွေအိတ်တဲ့ပခက်မြင်မှုတယ်မို့လားဟိုစောက်ပခက်မဟုတ်ဘူးနော်တန်တို့သစ်သားတို့နဲ့လှုပ်ထားတဲ့ပခက်အဲဒီလိုပခက်တန်တန်ရွှေပခက်ကိုတရားမင်းကဖန်ဆင်းပေးထားတာအဲဒီရွှေပခက်ပေါ်မှာဆံတော်မြတ်ကိုထည့်သွင်းထားတဲ့ယရနာကျုပ်တော်ကိုတင်လာတယ်တဲ့ ပခက်ကရွှေပခက်ပခက်ကဘာပခက်ပခက်ကိုဖန်ဆင်းပေးတာကဘသူလဲတရားမင်းကြီးကအဲ့ဒါဖန်ဆင်းပေးထားတာတရားမင်းနဲ့နတ်မင်းတို့ကအရှင်းရကနေပြီးတော့နေရာယူကြတယ်ဌာပနာတော်သွင်းခန္ဓာမှာဒုံဆိုင်တူမြို့သူမြို့သားတွေကအနောက်ဘက်ရကနေရာယူအမတ်ကြီးဥဟန်နဲ့လူပေါင်း9000တို့ကရှင်ဝတ်တန်းစာတွေကိုအပြည့်အစုံဆင်ပြီးတော့မြောက်ဘက်ကနေရာယူဘယ်ဘက်ကနေရာယူအဲမြောက်ဘက်ကနေရာယူမြမမင်းကတောင်မျက်နှာအရကနေရာယူပြီးတော့အစမ်းတကြေအသွဲသွဲသောတူရိယာမျိုးစုံတို့ကိုတာယာနာပြောဝင်ဖြစ်အောင်တိခတ်ပြီးတော့ပူဇော်ကြတယ်တဲ့အဲ့ဒီလိုပူဇော်လို့အားရလို့ပြီးတဲ့အခါကျတော့မှအလျာ4000နဲ့နှစ်မိုက်အနက်2000နဲ့လက်လေးသေးရွှေပိတ်တဲ့ချင်းတရားနဲ့ရှစ်ပိတ်တာရှိတဲ့ရွှေပခက်ကိုအတိအကျပြောထားတယ်ရှင်မတော်ဘုရားသမိုင်းမှာတရားမင်းကြီးဖန်ဆင်းတဲ့ရွှေပခက်ဟာဘုန်းတော်မင်းသားရဲ့အလျာ4000နဲ့နှစ်မိုက်တဲ့အနက်အပြည့်2000နဲ့လက်လေးသေးရွှေပိတ်တာချင်းတရားရှစ်ပိတ်တာရှိတယ်တဲ့အဲ့ဒီတရားရှင်မင်းသားရှိတဲ့ရွှေမခက်ကိုသုလသာလမဟာသာလကုံစင်ညီနောင်တို့ကထမ်းနေတဲ့ပုံနဲ့ရွှေရုပ်ထုနှစ်ခုရွှေရုပ်ထုဘယ်နှခုလဲတရားမင်းဖန်ဆင်းထားတဲ့ရွှေမခက်ကိုသုလသာလမဟာသာလကုံစင်ညီနောင်တို့ကထမ်းတကယ်ထမ်းတာမဟုတ်ဘူးပရိသတ်ရေရွှေရုပ်ထုတွေလှုပ်ထားတာရွှေရုပ်ထုနှစ်ခုကရွှေပခက်ကိုထမ်းအဲ့ဒီရွှေပခက်ပေါ်မှာမြတ်စွာဘုရားရဲ့ဆံတော်နှစ်စုတဲ့အဲ့တော့ဒီတမိုင်းအရာဆိုရင်သုလသာလနဲ့မဟာသာလတို့ရဲ့အလေးချိန်ရွှေဘယ်လောက်ရှိတုံးဆိုတာကိုတမိုင်းเจ้าကမပြောတုံးဆိုတော့သုလသာလရဲ့ပုံတရံစီမံသားတဲ့အယုတ်ကအမြင့်က3000နဲ့2မိုက်တဲ့အမြင့်ဘယ်နဲ့တောင်ရှိလဲ3000နဲ့2မိုက်ရွှေပိတ်တဲ့ချိန်က25ပိတ်တာနဲ့85ကျပ်တာတဲ့ဒါကသုလသာလရဲ့အယုတ်ငွေကပိတ်တဲ့ချိန်30တဲ့မဟာသာလရဲ့ရုပ်ထုကတော့အမြင့်3000နဲ့2မိုက်နဲ့လက်လေးသေးရွှေပိတ်တဲ့ချိန်ကတော့26ပိတ်တာ50ကျပ်တာငွေကတော့30ပိတ်တာနဲ့50ကျပ်တာရှိတယ်တဲ့အဲ့ဒီလိုဘုန်းကြီးတို့မေးတာရေရွှေပခက်ကိုထမ်းနေတဲ့ပုံကတော့အဲ့ဒါသုလသာလကသုလသာလအယုတ်ကအနောက်မြောက်ထောက်ကတယ်ဘယ်တော့ကတယ်အနောက်မြောက်တော့ကမဟာသာလအယုတ်ကအရှိတောင်ထောက်ကညီကိုနှစ်ယောက်မျက်နှာချင်းဆိုင်ထမ်းတာတဲ့ဘယ်လိုထမ်းတာတဲ့လဲမျက်နှာချင်းဆိုင်ထမ်းတဲ့ပုံမေးတာအဲ့ဒီရွှေပခက်ရဲ့လက်ဝဲလက်ရာမှာတော့ရှင်သာရိပုတ္တရာနဲ့ရှင်မောင်မောက္ကလန်တို့ရဲ့ရုပ်ထုတွေကိုစီမံပြီးတော့ထားတယ်တဲ့နောက်တကအရှင်မကသပ္ပအရှင်ကုမာရအရှင်ဘာရဒွာဇရှင်ပိန်တော်လရှင်ကွန်းတင်ညအရှင်သီဝလီအရှင်ဥပါလိအရှင်အတ္တစီအရှင်ခဝံပတိအရှင်အနုရုဒ္ဓစတဲ့အတိတိမဟာတာဝက80ယဟနာအယုတ်ပေါင်း80ယဟနာအယုတ်ပေါင်းဘယ်လောက်လဲအေးယဟနာယုတ်ပေါင်း80ကိုတော့ဘုန်းတော်မင်းသားရဲ့အနောက်ဘက်ကိုမျက်နှာမူပြီးတော့အရှိဘက်ကနေပြီးတော့တောင်ဘက်ကိုတန်းစီပြီးတော့ဓာတယ်တဲ့ညီတော်အာနန္ဒာနောက်ရုပ်ထုတစ်ခုကညီတော်အာနန္ဒာရဲ့ရုပ်ထုကတော့တောင်ဘက်ကိုမျက်နှာမူပြီးတော့ရွှေပခတ်တော်ကိုဖတ်မှတဲ့ပုံတရံသုလသာလမဟာသာလကပခတ်ကိုထမ်းထားတယ်ညီတော်အနန္ဒာကမြတ်စွာဘုရားရဲ့ဆံတော်မြတ်နှစ်စုကိဉ္ဝတ်တော်မူတဲ့ရွှေပခက်ကိုထပ်ပြီးတော့မှနေတဲ့ပုံသဏ္ဍာန်နဲ့အဲ့ဒါတရားမင်းကစီမံနေတာဘယ်သူကစီမံတာအေးတရားမင်းကစီမံပြီးတော့အဲ့ဒီဆံတော်မြတ်နှစ်စုဟာဘုန်းကြီးတို့ပေးတာရေအခုဘုန်းကြီးတို့ရှင်မတော်ဘုရားကြီးရဲ့အောက်ဌာပနာတိုက်ထဲမှာအဲ့ဒီပုံသဏ္ဍာန်တွေဟာရှိသေးတယ်တဲ့အရှင်ရဟုလားနောက်တဲ့ကယသောတရရှင်ရဟုလာနဲ့ယသောတရထေရီမကြီးတို့ရဲ့ရုပ်ထုတော်များကိုတော့ရွှေပခက်ရဲ့အနီးနားမှာအရှိကိုမျက်နှာမူပြီးတော့အနောက်ဘက်ကနေပြီးတော့ထားတဲ့ခမဲတော်သုဒ္ဓေါရဏမင်းမဲတော်မာယာမဟာပဇာပတိဂေါရမီခေမာဥပလဝံညစွာဘုရားလက်ထက်ကအဲ့ကတော်ဝိကာမကြီးတွေပညာအရာမှာဧတရေရတဲ့ခေမာမိဘကြီးတကောရာမှာဧတရေရတဲ့ဥပ္ပလုံခေမာယဟန္တာမကြီးနဲ့ ဩဘလောယဟနာမကြီးတို့ရဲ့ရုပ်ထုတွေကိုတော့အနောက်မြောက်တောက်ကိုမျက်နှာမူပြီးတော့အရှိတောင်တောက်ကနေပြီးတော့တန်းစီပြီးတော့ထားတယ်။တရားမင်းနဲ့မိဖုရား၄ပါးရုပ်ထုတွေတမန္တရာဇာမင်းကြီးနဲ့မိဖုရားရုပ်ထုတွေပိန္ဒိကတထေကြီးနဲ့သုမနာကလျာဏီရုပ်ထုတွေအရှိဘက်ကိုမျက်နှာမူပြီးတော့ရွှေပခက်တော်ရဲ့မဏိမဝေအနောက်ဘက်ကနေပြီးတော့တန်းစီပြီးတော့ထားတယ်တဲ့။တဟံပတိဗြဟ္မမင်းကြီးရဲ့ရုပ်ထုကိုတော့နောက်ဘက်ကိုမျက်နှာမူပြီးတော့တောင်ဘက်ကနေထားတယ်အဲ့ဒီနောက်တော့ကဘာသောနမင်းကြီးတွေလောကပါလနမင်းကြီး၄ပါးရဲ့ရုပ်ထုတွေတာတာခီရီဟေမဝတဝတ်တဝနာစတဲ့တကောကြီးနဲ့ဘလူကြီးတွေရဲ့ရုပ်ထုတွေကိုလည်းပဲအစင်တကြဌာပနာတိုက်အတွင်းမှာထားပါတယ်တဲ့28ပန်းသောနမင်းကြီးတွေရဲ့ရုပ်ထုတွေကိုတန်းစီပြီးတော့အဲ့ဒီနမင်းကြီးတွေရဲ့လက်ထဲမှာရွှေငွေဗရမညာစိန်စတဲ့ပန်းကင်တွေရွှေရက်တေငွေရက်တေဗရမယရက်တေရွှေတခုနေငွေတခုနေကိုကြိုင်ပြီးတော့ပူဇော်နေတဲ့ပုံတန်တန်ကိုဌာပနာတိုက်အတွင်းမှာထားပါတယ်။အဲတော့ဌာပနာတိုက်မှာလူတန်းသားတဲ့အလူရှင်ရဲ့ဇယင်းကတော့တရားမင်းကြီးလူတဲ့ရွှေဟာဘုန်းတော်ဘေးသားရေရွှေမော်တော်ဘုရားသမိုင်းမှာရေးထားတာကတော့တရားမင်းကြီးလူတဲ့ရွှေဟာဆယ်ကတိတော်မှတဲ့။တရားမင်းကြီးလူတဲ့ရွှေဟာဘယ်လောက်တဲ့လဲ။သူရဲ့မိဖုရားကြီးလျောက်လှူတာကငွေအချိန်၅ကလေးတဲ့တထေကြီးပိဏိကနဲ့တထေကတော်သူမနာကလျာဏီတို့လှူတာကရွှေငွေ၂ပါးစာပိတ်တစ်ချိန်၅ရောင်နဲ့ສຸລະသာລະမဟာသာລະညီကိုနှစ်ယောက်ကလှူတာကတော့ငွေပိတ်တစ်ချိန်1080တာတဲ့အဲ့ဒီလိုဘုန်းကြီးတို့ရှင်မတော်ဘုရားကြီးကိုဌာပနာတော်ကိုတိုက်တွဲမှာပူဇော်ထားတာတွေကခန္ဓာနာနာပရိသတ်ရေမခံနာဘူးလားအမကြီးဥဟံကငွေပိတ်တဲ့ချိန်1030နဲ့5ပိတ်တာဇောင်းတူမျိုးသူမျိုးသားတွေကငွေပိတ်တဲ့ချိန်1000တမန္တရာဇာတထုံမင်းကြီးကဇဘူးနရရွှေပရမညာတွေစီချေထားတဲ့မခိုက်တော့တဲ့တမန္တရာဇာမင်းကြီးကလှူတာမခိုက်တော့တမန္တရာဇာမင်းကြီးကဌာပနာတိုက်မှလှူတာဗာလဲပရိသတ်ဇဘူးနရလို့ခေါ်တဲ့ပရမညာယရဏစီချေထားတဲ့မခိုက်တော့တဲ့မိဖုရားကြီးသူပါတာအဲ့ဒီတမန္တရာဇာမင်းကြီးရဲ့မိမညာကြီးသူပါတာကတော့အဖိုးအနှက်ကအလွန်ထိုက်တန်တဲ့ဗရမယဆန်ချစ်နဲ့နှဒောင်းတစုံကိုလှူတယ်တဲ့ဗြဟ္မာမင်းကြီးကတော့ဘွဲပြူပစိုးအထယ်80တဲ့ဌာပနာတိုက်ထဲမှာထဲ့တန်းတဲ့ပစ္စည်းကနင်းနင်းနုံနုံပစ္စည်းမဟုတ်ဘူးဘုရားသခင်အများကြီးပဲမများဘူးလားမြင်းကြီးမဒေသအိန္ဒိယကနေပြီးတော့ကြွတော်မူလာတာခုနတုန်းကယဟန္တာဘဏ္ဍပါလေအဲ့ဒီရှစ်မန်းသောယဟန္တာတွေကလည်းပဲတာဝရိန္ဒနတ်ပြည်မှာပေါက်တဲ့ပင်လေကတိပန်းတပားလေတပွင့်ညာတပွင့်ညာယူလာတာဌာပနာထဲ့ဖို့လို့ပင်လေကတိပန်းကရှစ်ပွင့်ပင်လေကတိပန်းကဘယ်နှပွင့်လဲအေးရှစ်ပွင့်တော့ပင်လေကတိပန်းတွေကိုအဲ့ဒီဌာပနာတိုက်ထဲမှာထည့်ပါတယ်အဲ့ဓာတွေအလုံးကိုရွှေစင်အိုးကြီးအလုံး80အတွင်းမှာထည့်ပြီးတော့တမျက်နာလေးစင်းအိုးအလုံး20ကြီးတန်းစီပြီးတော့၄မျက်နာဆိုတော့ရွှေစင်းအိုးအလုံးဘယ်လောက်လဲမင်းသားအဲ့ဒီ80နဲ့မြတ်စွာဘုရားရဲ့ဆန်တော်နှစ်စုကိုပူဇော်ထားတယ်တဲ့အဲ့ဒီဌာပနာပစ္စည်းတွေအားလုံးထည့်လို့ပြီးလဲပြီးရောဘုရားသားရဲ့ဌာပနာတော်တိုက်ရဲ့အောက်ဘက်နဲ့အဝင်အဝမှာအလုံးကိုကြောက်စရာကောင်းတဲ့ဆက်ရန်တရားများကိုတရားမင်းကြီးဖန်ဆင်းလိုက်တယ်တဲ့ရှင်မတော်သီရိတော်ကြီးရဲ့ဌာပနာတိုက်ပေါ့မနဲ့အဝင်အဝမှာပရိသတ်ရဲ့ဆက်ရန်တရားတွေရှိတယ်တဲ့။ဘာတွေရှိလဲ။ဘသူဖန်ဆင်းထားတာလဲ။တရားမင်းကြီးကအလွန်ကိုကြောက်စရာကောင်းတဲ့ဆက်ရန်တရားများကိုဖန်ဆင်းပြီးတော့ထားတယ်တဲ့။ဌာပနာတိုက်ရဲ့အသောအလျှောက်အနေနဲ့ကတော့အရှိအယမှာဒေဝယက္ခနာမင်းကိုခံထားခဲ့တယ်။အရှိယမှာဗာနာမင်းနဲ့။အဲ့ဒီနာမင်းကြီးကတန်လျက်ကိုကင်ပြီးတော့ဌာပနာတိုက်ကိုစောင့်ခင်ဆိုပြီးတော့တရားမင်းကအမိတ်ပေးခဲ့တယ်အနောက်အယမှာကတော့ဝေလူသူမနာတဲ့အနောက်အယမှာစောင့်နေတဲ့နတ်မင်းကဘာနတ်မင်းနဲ့လဲအဲ့ဒီနတ်မင်းကြီးကတော့ဆောက်တိမ်မုန်ကြီးကိုကင်ပြီးတော့စောင့်နေတယ်တဲ့မဟာစန္ဒရနတ်မင်းကြီးကတော့တန်လျက်ကိုထမ်းပြီးတော့တောင်ဘက်အယကဌာပနာတော်တိုက်ရဲ့တောင်ဘက်မှာစောင့်နေတဲ့နတ်မင်းကြီးကမဟာစန္ဒနတ်မင်းကြီးဘာနတ်မင်းကြီးတဲ့အေးသူကင်နာတာကတန်လျက်သူကင်နာတာပါလေမြောင်မြေနာမကတော့ဒေဝသူမနာနမေလှန်ကင်ပြီးတော့စောင့်နေတယ်တဲ့မြောင်မြေနာမက ဒေဝတုမနာဘာနာမဲလဲဘာကိုင်နာလဲလန်ကိုင်ပြီးတော့ဌာပနာတိုက်ကိုစောင့်နေစယံတရားတွေလည်းတတ်ထားတယ်နမင်းကြီး၄ပါးကလည်းတောင်၄တောင်ကနေပြီးတော့ဌာပနာတိုက်ကိုမစောင့်ဘူးလားအေးဘုံမစိုးနမင်း၂ပါးကတော့ရွှေပခက်ခေါင်းရင်းနဲ့ချင်းရင်းကနေပြီးတော့ဖျောင်းပိတ်တဲ့ချိန်၂00ကိုရွှေဖျောင်းတိုင်းနှစ်တိုင်းပြုတ်လုပြီးတော့တတိုင်းစီကင်ပြီးတော့မင်းတို့ကတော့မိပူဇော်ပြီးတော့နေခဲ့ကြပြီတော့ဘုရားဆန်တော်နှစ်စုတင်လာတဲ့ရှစ်ပခက်ရဲ့ရှစ်နဲ့အနောက်ခေါင်းရင်းနဲ့ခြေချင်းကနေပြီးတော့ဘုံမစိုးနဲ့မင်းကြီးနှစ်ပါးကိုရွှေဖျောင်းနိုင်နှစ်တိုင်းတတိုင်းစီကင်ပြီးတော့အဲ့ဒါဌာပနာတိုက်ကိုမင်းတို့မိပူဇော်ပြီးတော့နေကြပြီတော့လို့ဆိုပြီးတော့ဌာပနာတိုက်တော်ကိုမြတ်ကြောက်နဲ့သေချာစွာအင်္ဂရေကင်ပြီးတော့ပိတ်လိုက်တယ်တဲ့ဌာပနာတိုက်ပြီးသွားပြီ။ပါပြီးသွားပြီလေ။အဲ့တော့ဌာပနာတော်သေးအခမ်းအနားပြီးတဲ့အခါကျတော့ရွှေအုတ်ချရေတပေါင်းရှင်ဘုရောဖရာစတဲပြီးဘေးတတ်ရေရွှေအုတ်ချရေဘယ်လောက်တက်လဲ။ဗရမယအုတ်ချရေက1800တဲ့ဗရမယအုတ်ကဘယ်လောက်။အဲ့ဒါနဲ့ဇီတိကြီးတဲ့ရောအပေါ်ကမှကြောက်အုပ်စီးတယ်ကြောက်အုပ်အပေါ်ကတန်အုပ်စီးတယ်တန်အုပ်အပေါ်ကမှမြေအုပ်တွေအစင်းစင်တည်ပြီးတော့ထားလိုက်တာဇေဒီကြီးရဲ့မူလအမြင့်ဟာဘုရားသားရဲ့အတောင်90ရှင်တော်ဘုရားစတီတုံးကဇေဒီရဲ့ညံတော်ကအတောင်ဘယ်လောက်ရှိလဲတောင်90လုံးမတော်က250ရှိတယ်တဲ့လုံးမတော်ကဘယ်လောက်ရှိအေးဇေဒီမြတ်ကြီးပြီးစီးတဲ့ခုနှစ်သက္ကရကတော့မဟာသက္ကရ135ခုမဟာသက္ကရဘယ်လောက်တကူလာကန်တရက်ဘယ်နေ့စနေနေ့မှာပြီးပါတယ်တဲ့အဲ့ဒါရှင်မတော်ဇေဒီတော်ကြီးအအူဆုံးရှင်မတော်ဇေဒီတော်ကြီးရဲ့ခုနှစ်သက္ကရညံတော်135ခုတကူလာကန်တရက်စနေနေ့မှာဇေဒီကြီးတီးလို့ပြီးတယ်အဲ့ဒီဇေဒီကြီးဒီလိုပြီးတော့ဘုံမြော်ဖို့လို့လာရောက်ကြတဲ့ပရိသတ်တွေကဇေဒီကျော်ကြီးရဲ့အချိုးအစားပြည့်ပြည့်ပုံတွေကိုကြီးညိုပြီးတော့ဖူးမဝဖြစ်ပြီးတော့ဇေဒနာတရားတရားတွေတခါတည်းတပွားပွားနဲ့ဖြစ်ပြီးတော့ရွှေတွေငွေတွေလက်ဝတ်တန်းစာယရနာတွေကိုချွတ်ကောင်းရင်ကိုမြောက်ပြီးတော့ပူဇော်တာပရိသတ်ဟာရှင်မတော်ဟောဒီသုဒ္ဓတနာကုန်းတစ်ခုလုံးဟာရွှေပုံငွေပုံကြီးတွေဖြစ်သွားတယ်အဲ့ဒီလိုဇေဒီကြီးတဲလို့ပြီးအာရအောင်ပူဇော်လို့ပြီးတဲ့ခါကျတော့ကာယဇေဒီကြီးရဲ့ဘွဲတော်ကိုတို့ဘယ်လိုခေါ်ကြမလဲဇေဒီကြီးတော့တီးလို့ပြီးသွားပြီဆိုပြီးတော့တမန္တရာဇာမင်းကြီးအမှုပြုတဲ့တိုင်းသူပြည်သားတွေစုဝေးပြီးတော့တိုင်ပင်ကြတာဘေးသားကြီးတိုင်ပင်ကြတဲ့ခါကျတော့တမိုင်းချောင်းလေးပြန်ကြည့်တော့မြတ်စွာဘုရားကြွတော်မူလာစဉ်အခါကကျုံပေါ်စတဲတောင်စွန်းမှာရက်တန့်ပြီးတော့ဗျာဒိတ်ပေးခဲ့တဲ့နေရာဖြစ်လို့ကြိုက်မူတာတဲ့ဗာတလေပရိသတ်ရေမွန်ပါတာနဲ့ခေါ်လိုက်တာကြိုက်မူတာဗာတလေကြိုက်ဆိုတာကဖျားပဲကြိုက်ဆိုတာကဗာတလေအေးမွန်ပါတာနဲ့ခေါ်ရင်ကြိုက်ဆိုတာကဖျားပဲမူဆိုတာကအစွန်းတားဆိုတာကယက်တီမြမလိုပြန်လိုက်တော့ဘုရားတို့ပြေးသားရဲ့မြမလိုပြန်လိုက်တော့ယက်တီစွန်းဖရာဒီထက်အဖြောင်းပြန်ရင်အစွန်းမှယက်တီဖရာဘာလဲညသွားဘုရားကြွလာတော့ကတဲတောင်စွန်းလေးပေါ်မနေဘူးလားအဲ့ဒီတဲတောင်စွန်းမှညသွားဘုရားခိတ္တခဏမရဘူးလားမြတ်စွာဘုရားရပ်ပြီးတော့ဗျာဒိတ်စကားမိန်ကြားနေတုန်းမှခင်းသာမောင်းနှံမြတ်စွာဘုရားကိုဥသုံးကြီးရှက်ပြီးတော့မပူဇော်ဘူးလားအေးအဲ့ဒီတဲတောင်စွန်းလေးပေါ်တဲ့နေရာမှာဘုရားကိုယ်တော်တိုင်ရပ်သွားတဲ့နေရာဖြစ်လို့မွန်ပါတာအဖြစ်ကြိုက်မူတာကြိုက်ဆိုတာကဘုရားမူဆိုတာကအစွန်းတားဆိုတာကယက်တိအစွန်းမှယက်တိဘုရားကြိုက်မူတာမူတာကနေပြီးတော့ကာလရွေလျောလာတဲ့အခါကျတော့ဘုရားတို့ပြေးသားရေမော်တော့ပါတယ်လေမော်တော့မော်တော့ဒေါ်မဖြစ်သေးဘူးမော်တော့ပါတယ်လေပြေးသားပြောင်းလာပုံလေးကိုကြည့်နော်မူတာကနေပြီးတော့မော်တော့ဘယ်လိုပြောင်းလာလဲအေးမော်တော့ကနေပြီးတော့နောက်တော့ဘုရားတို့ပြေးသားရေမော်တော့ဖြစ်လာတာဘာဖြစ်လာလဲဘုန်းကြီးတို့တရားကျမ်းတွေမှာ အခုစာတင်တိုက်တွေမှာသင်နေတဲ့တရားတို့သင်ညို့တို့ဆိုကြားဘူးလေဟုတ်လားအဲ့ဒီတတကျမ်းမှာဒန္တဇပထမအက္ခရာတကနေပြီးတော့စတုဒ္ဓအက္ခရာဓာတ်အောက်ထိုက်တဲ့ဓာတ်ဆိုပြီးတော့ပြောင်းသွားတာတဲ့အဲ့တော့ဒီစပြီးတော့တည်တဲ့ချိန်ကစပြီးတော့ဒီဘုရားကြီးရဲ့ဘွဲ့ဟာမူလဘွဲ့ဟာကြိုက်မူတာဗာတယ်လေမရေးသားကြိုက်မူတာကနေပြီးတော့ကြိုက်ပြောက်သွားပြီးတော့မူတာကနေပြီးတော့မော်တော့ဗာတယ်လေမရေးသားမော်တော့ကနေပြီးတော့ကာလရွေလျောလာတဲ့အခါကျတော့တဝင်းမူကနေတောက်ချိုက်ဖြစ်သွားတာမော်တော့ဗာတယ်လေမရေးသားကြိုက်ရှေ့ကနေပြီးတော့ရွှေကလေးထက်လိုက်တော့ဗာဘုရားတဲ့လေအစောမှာယက်တိဖုရားတဲ့ဘာလဲလဲအင်းတို့ဘုကောရှင်မတော်ဖုရားရှင်မတော်ဖုရားဘာလို့ရှင်မတော်ဖုရားတော့ခေါ်လဲသိဘူးလေအခုသိသွားပြီမသိဘူးလားညသွားဖုရားကြွတော်မူလာတဲ့ကာလကတဲတောင်စောမှာယက်ပြီးတော့ဗျာဒိတ်ပေးတော့တာဒီနေရာမှာတည်မယ်လို့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မို့လို့အစောမှာယက်တိဖုရားအဲ့ဒီအစောမှာယက်တိဖုရားဟာကြိုက်မူတာကနေမော်တော်မော်တော်ကနေမော်တော်ဖြစ်လာပါသည်ကဲဘိုးတို့ပြေးသားရေမော်တော်တော့ပြောပြီးပြီအခုရွှေတွေချတာတော့ရွှေသင်္ကန်းတွေကတ်တော့ခြေကနေရွှေကလေးထည့်လိုက်တော့ပါတယ်လေရွှေမော်တော်ပါတယ်လေတောက်အောင်ချိုင်းနဲ့ရေးတာနော်ဗာနဲ့ရေးတာလေအေးတောက်အောင်ချိုင်းနဲ့ရေးတာအဲ့ဒါလေးမှတ်သွားတော့ကိုက်သုံးသုံးလေးသွားကြဆိုပြေးသားရေအဲ့တော့မဟာတက္ကရေအဲ့ဒီဘုရားကြီးတီးပြီးတော့သွားလိုက်တာဘိုးတို့ပြေးသားရေဒီဘုရားကြီးကိုမင်းအဆက်ဆက်ပြန်လီပြီးတော့ပြုပြင်ပုံလေးကိုရှင်မတော်ဘုရားသမိုင်းမှာဗာရည်ရေးထားတော့ဆိုရင်မဟာတက္ကရေ218ခုနှစ်မှာတိရိဓမ္မအာသောကမင်းကြီးတဲ့ဗာမင်းကြီးတဲ့လေအာသောကမင်းကြီးကရှင်မတော်ဘုရားကိုထမ်းမှန်ပြီးတော့ပြုပြင်လှူဒန်းတယ်တဲ့အာသောကမင်းကြီးလည်းဒီဘုရားကိုလာပြီးတော့လှူဒန်းတယ်တဲ့နောက်တခါတက္ကရေ118ခုနှစ်ဟန္တာဝတိနေပြည်တော်ကြီးကိုစတင်တီထောင်တဲ့တမလမင်းဗာမင်းလေတမလမင်းလက်ထက်ရောက်တော့ဇေဒီတော်ကြီးကို6000ထပ်ပြင်တယ်ပရိသတ်ဘယ်နဲ့တောင်ထပ်ပြင်လဲဒီနေရာမှာဘုန်းကြီးမေးမရသေးဘူးမူလရှင်မတော်ဇေဒီတော်ကြီးရဲ့ဖခင်ဒါယကာဟာဘသူတုံးဆိုရင်တမန္တရာဇာမင်းကြီးရဲ့စူလတာလမဟာတာလကုန်တယ်ကြီးနောင်ရဲ့နောက်တက်ကဒုံဆိုင်တူမြို့သူမြို့သားတွေတမူလာထာရကတွေပဲဟုတ်တယ်မို့လားအဲ့ဒီမှာဥဆောင်ပြီးတော့လောက်တာကအမတ်ကြီးဦးဟန်တို့နောက်တက်ကဘုန်းကြီးတို့ဟိုတရားမင်းကြီးတို့ဘာတို့လာပြီးတော့အကူကြီးပေးတာတကယ်မူလဖရာဒါယကာကတမန္တရာဇာဘွဲ့ခံတဲ့မန္တလေးမင်းကြီးရဲ့ဇူလာတာလမဟာတာလရဲ့ပိန္ဒိကရဲ့သုမနကလျာဏီရဲ့ချင်းချင်းပြောရင်ဓောင်းတူမြို့သားတွေဘယ်သူတွေလဲပရိသတ်အဲ့ဒါမူလဖရာဒါကတွေပဲအဲ့ဒီကနေပြီးတော့နောက်ပိုင်းကြတော့မှအတော်ကမင်းကဒီဘုရားကိုထပ်ပြီးတော့ပြုပြင်းတယ်။နောက်တဲ့ကဘုန်းကြီးတို့တက္ကရေ118ခုနှစ်ဟန္တာဝတိဘကိုးမြို့ကြီးစတီတော့စတီတဲ့မင်းကသမလမင်းဗာမင်းလေ။အေးသူ့လက်ထက်ရောက်တဲ့အခါကျတော့ဒီစီတီတော်ကြီးကိုညံတော့နောက်ထပ်6000ထပ်ပြင်လိုက်တယ်။ဘယ်နှတောင်းလဲ။အဲ့တော့မူလညံတော်ကအတောင်50ရှိတယ်။မူလညံတော်ကအတောင်ဘယ်လောက်လဲ။နောက်ထပ်ထပ်ပြင်တာကဒါမြင့်ဒေဒီတော်ကြီးရဲ့ညံတော်ဟာ54000ရှိသွားပြီဘယ်လောက်ရှိသွားလဲ54000အထိတိုးတက်ပြီးတော့ဇေဒီတော်ကြီးကိုထပ်မြင့်ပါတယ်ယရနာကိုမဆီချထားတဲ့ရွှေထီတော်ကြီးကိုလည်းတင်လို့ပါတယ်ခဏတော်ကစိန်မှုတော်ထိအောင်ကိုလုံးတော်ပြည့်ရွှေသင်္ကန်းတွေကတ်လို့ခဲ့တယ်တဲ့ကိုင်မင်းနှစ်ပါးရှိသွားပြီဘယ်နှပါးအတော်ကမင်းနဲ့သမလမင်းဗာမင်းလည်းပရိသတ်သမလမင်းကြီးနန်းကြသွားပြန်ရောသမဏမင်းကြီးနန်းကြသွားတဲ့အခါကျတော့ညီတော်ဝိမလမင်းသားနန်းတက်လာတယ်ဗာမင်းသားအေးသူ့လက်ထက်ကြားတဲ့အခါကျတော့ဘုန်းကြီးတို့ပြေးတတ်ရင်နောက်ထပ်ညံတော့9000ထပ်ပြင်မြန်တယ်ဇေဒီတော်ကြီးကိုနောက်ထပ်ညံတော့ဘလောက်ဒါမျိုးလို့ရှိရင်ဇေဒီတော်ကြီးရဲ့ညံတော့အမြင့်ဟာဘလောက်ဖြစ်သွားပြီလဲ59000အဲ့ဒီမင်းလက်ထက်မှလည်းပဲဇေဒီတော်ကြီးကိုလုံးတော်ပြည့်ရှင်သင်္ကန်းဆက်ကလှူဒန်းပါတယ်ဝိမလမင်းနန်းကြသွားပြန်ပြီဝိမလမင်းနန်းကြသွားပြီးတော့တက်လာတဲ့မင်းကအတာမင်းသားဗာမင်းသားလေအတကုံမာရလို့လည်းခေါ်တယ်အတာမင်းသားနန်းတက်လာအဲ့ဒီအတာမင်းသားနန်းတက်လာတော့လည်းပဲဒီစီတီတော်ကြီးကိုနောက်ထပ်6000ထပ်ပြင်တယ်တဲ့ဘယ်နှတော့6000 ထောင်းတောင်ထမ်းမြင်ပြီးတော့ပူဇော်တာအဲ့ဒါဘုရားတို့ပြေးတဲ့အသားမင်းသားရဲ့လက်ထက်မှာသေဒီတော်ကြီးရဲ့ညံတော်က65,000ရှိသွားပြီဘယ်လောက်ရှိသွားလဲ65,000ရှိသွားပြီအဲ့ဒီအသားမင်းသားဟာဘကိုးမြို့မှာခုနှစ်နှစ်ပဲနန်းဆန်ပြီးတော့အသားမင်းသားထိနှံကြပါတယ်အသားမင်းသားထိနှံကြပြီးတော့တက္ကရာ223ခုနှစ်မှာအရိန္ဒမင်းနဲ့မမင်းနဲ့လဲအရိန္ဒမင်းနန်းတက်လာပြန်တယ်အဲ့ဒီမင်းလက်ထဲမှာဇေဒီတော်ကြီးရဲ့ထီးတော်အနောက်မြောက်ဘက်ကိုရိမ့်ရိုင်သွားလို့ပြန်လဲပြင်ဆင်ပြီးတော့ညံတော့ခொနှစ်တောင်ထပ်မြင့်တယ်တဲ့ညံတော့ဘယ်နှတောင်ဒါမြင်လို့ရှိရင်အဲ့ဒီအရိန္ဒမင်းလက်ထဲမှာဇေဒီတော်ကြီးရဲ့ညံတော့က82,000ရှိသွားပြီဘယ်လောက်ရှိသွားပြီလဲအရိန္ဒမအရိန္ဒမင်းနန်းဆန်တဲ့နေ့သူလဲခொနှစ်နှစ်ပဲဟန္တာဝတီမှာကြီးနန်းဆန်လိုက်ရတယ်သူနန်းကြသွားတဲ့အခါကျတော့သားတော်မဟိန္ဒရာဇာမင်းမင်းနာမည်ကဘယ်သူလဲအေးသူ့ရဲ့သားတော်မဟိန္ဒရာဇာမင်းနန်းတက်လာအဲ့ဒီမင်းနန်းတက်လာတဲ့အချိန်မှာဘကိုးမျိုးမှာဘေးသားရဲ့နမိတ်ကြီး၄ပါးထင်ရှားပြလာတယ်တဲ့မဟိန္ဒရာဇာမင်းလက်ထက်မှာဘကိုးမျိုးမှာနမိတ်ကြီးဘယ်နှပါးတယ်ထူးထူးဆန်းဆန်းနမိတ်ကြီးတွေပေါ်လာတယ်တဲ့နမိတ်ကြီး၄ပါးကဘာတွေပေါ်လာတာတော့ဆိုလို့ရှိရင်လေပြင်းမုန်တိုင်းနဲ့ကြီးစွာတိုက်ခတ်လာပြီးတော့ရွှေမတော်စေတီတော်ကြီးရဲ့ထီးတော်ဟာအနောက်မျက်နှာကိုလွင့်ပြီးတော့မြေခတ်သွားတယ်အနောက်ဖက်ကိုဘယ်ဘက်ကိုလဲမရေးတိုင်းစတ်တဖူးကနေပြီးတော့ရွဲလုံးအထိပြိုကျပျက်စီးသွားတယ်နောက်တစ်ခါနံပါတ်3တော်လဲတန်နေကြားရတယ်နံပါတ်4အုတ်ကပြန်ရင်းနဲ့နမိတ်ကြီး၄ခုနမိတ်ကြီးဘယ်နှခုလဲအေးလေပြင်းမုန်တိုင်းနဲ့တိုက်ခတ်ပြီးတော့ရွှေမတော်စေတီတော်ကြီးရဲ့ထီတော်အနောက်မျက်နှာကိုလွင့်စင်လို့မြင်ခတယ်။နောက်တစ်ခါဆက်သွားဘူးကနေပြီးတော့ရွဲလုံးအထိစေတီတော်ကြီးပြိုကျသွားတယ်။တော်လဲတန်နေကြားရတယ်။အုတ်ကပြန်နေတွေ့ရတယ်ကောင်းတယ်မှာ။အဲ့ဒီရွှေမတော်စေတီတော်ကြီးဟာဘုန်းတော်ဘေးသားရဲ့အဲ့ဒါပထမဦးဆုံးအကျိန်မြေငလျင်တန်းကိုခံတော်မူရတာပဲတဲ့။မဟိန္ဒရာဇာမင်းဟာပြိုပြက်သွားတဲ့ရွှေမတော်စေတီတော်ကြီးကိုနောက်ထပ်ညံတော့3,000ဘယ်လောက်ထပ်မြင့်လဲ3,000ထပ်မြင့်ပြီးတော့85,000နဲ့ညံတော်အမြင့်ဘယ်လောက်ပြက်သွား85,000အထိအစ်ပြန်လဲပြီးတော့ရွှေမတော်စေတီတော်ကြီးကိုရတနာ9ပါးနဲ့ပြည့်စုံတော်မူတဲ့ထီတော်အစ်ကိုလည်းတင်လို့တော်မူခဲ့ပါတယ်အဲ့ဒီအတိတ်နမိတ်ကြီး4ပါးပေါ်ရွှေမတော်စေတီတော်ကြီးပထမဦးဆုံးအကျိန်မြေခတော်မူပြီးတဲ့နောက်မှာတော့တိုက်ပြီဆိုတာမှတ်ထားပါရဲ့အတိတ်နမိတ်ပေါ်လာရင်တခုခုကိုထူးခြားတာပဲမထူးခြားဘူးလားအဲ့ဒီလိုမဟိန္ဒရာဇာမင်းဟာစေတီတော်ကြီးကိုပြန်လဲပြုတ်ပြင်းပြီးတော့နေပြန်လဲပြုတ်ပြင်းနမိတ်ကြီးလေးပါပေါ်လာတဲ့နောက်မှာဘာတွေဖြစ်လာတော့လို့ဆိုတော့ကောဇာတက္ကရာ248ခုမှာနန်းကြပြီးတော့ဟန္တာဝတီနေမီတော်ကြီးက18နှစ်တိုင်တိုင်နဲ့မင်းမဲ့တိုင်ပြီဖြစ်ခဲ့ရတယ်မင်းမဲ့သွားတာဘာဖြစ်သွားတာလဲမိန်သားရာသာမင်းလက်ထက်မှာနမိတ်ကြီး၄ပါးပေါ်တယ်ပေါ်ပြီးတဲ့နောက်မှာဟန္တာဝတီမြို့ဟာရွာကြီးလိုဖြစ်သွားတယ်လေဘာကြီးလိုဖြစ်သွားနေပြီတော့မဟုတ်တော့မင်းမဲ့သွားတာဘယ်လောက်ကြာလဲ18နှစ်ကြာဘယ်လောက်ကြာလဲမိန်သားအဲ့တော့ဒီရွှေမတော်စေတီတော်ကြီးကိုဘသူတွေစောက်စောက်ထားတယ်လဲဆိုတော့တန်ဃာတော်တွေကစောက်စောက်ထားတာဘသူတွေကစောက်စောက်ထားအေးဒေကြီးဝါကြီးဆရာတော်ကြီးတွေတန်ဃာတော်တွေအဲ့ဒါထိမ့်သိမ်းပြီးတော့စောက်စောက်ထားတာကောဇာတကရဲ့264ခုနှစ်မှာတော့ဟန္တာဝတီနေပြီးတော့မှမိဂိန္ဒရာဇာလို့ခေါ်တဲ့မင်းနန်းတက်တယ်တဲ့ဟန္တာဝတီမြို့မှာနန်းလာစိုက်တာမိဂိန္ဒရာဇာအဲ့ဒီမင်းလက်ထက်မှာတော့ဘေးသားရေအနောက်မျက်နှာမဟာယံဥဒ္ဒတိုင်းနေပြက်နေတာတွေကိုပြင်ဆင်ပြီးတော့လူတန်းနဲ့ဖရာကြီးကိုနောက်ထပ်ညံတော့9,000နောက်ထပ်ညံတော့ဘယ်နှတောင်အေး9,000ပြည့်အောင်မြင်ပြီးတော့180ဖြစ်သွားပြီညံတော့ဘယ်လောက်ဖြစ်သွားလဲ180ဖြစ်သွားတယ်အဲ့ဒီမင်းနန်းဆန္ဒဘကိုးမှာ15နှစ်အဲ့ဒီမင်းနန်းကြသွားပြီးတဲ့နောက်မှာပထမမိကဒိတ်ပလို့အမည်ရတဲ့မင်းကြီးနန်းတက်လာအဲ့ဒီမိဂဒိဗ္ဗမင်းကြီးလက်ထက်မှာတော့ပရိသတ်ကြီးထီတော်ကြီးရဲ့ပနဲ့တိုင်ကျိုးပြီးတော့အရှိန်မြောက်ကိုရိုင်းနေတာကိုဗ ပထမမိဂဒိဗ္ဗမင်းကြီးကပြင်ဆင်ပြီးတော့အဲ့ဒီရွှေမတော်စေတီတော်ကြီးကိုလည်းပဲနောက်ထညံတော့9တောင်မြင့်ပြီးတော့အားလုံး89တောင်ရှိသွားပြီစေတီကြီးရဲ့ညံတော်အမြင့်ကဘယ်လောက်လဲ89တောင်တိတိတွတ်တက်လှူဒန်းပြီးတော့ယတနာ9ပါးနဲ့ပြည့်စုံတဲ့ထီတော်ကြီးကိုလည်းတင်းလုံးတော်ပြည့်ရွှေတင်ငန်းများလည်းကတ်ထုတ်ပါတယ်တဲ့တက္ကရာ294ခုကိစ္စဓိယမင်းအဲ့ဒီမင်းနဲ့တက်လာပြန်တယ်ဒီမင်းလက်ထက်မှာတော့2000ထပ်တိုးပြီးတော့မြင့်လူလို့စေတီတော်ကြီးရဲ့ညံတော်က89000ရှိလာပြီဘယ်လောက်ရှိလာလဲတက္ကရာ304ခုနဲ့ကရဝိကလို့အမည်ရတဲ့မင်းနဲ့တက်တဲ့အဲ့ဒီမင်းလက်ထက်မှာလည်းစေတီတော်ကြီးကို3000ထပ်မြင့်တယ်92000ဘယ်လောက်ဖြစ်သွားပြီလဲတက္ကရာ316ခုနဲ့မှာပင်စာလရာဇာမင်းနဲ့တက်တယ်အဲ့ဒီမင်းလက်ထက်မှာလည်းပဲစီရီတော်ကြီးကို8000ထပ်မြင့်တယ်1100ပြည့်သွားပြီစီရီတော်ကြီး1000ဖြစ်သွားပြီလေစီရီတော်ကြီးရဲ့ညံတော့1100ပြည့်နောက်တခါအဲ့ဒီမင်းကြီးဟာဘုန်းကြီးတို့ပြည့်တိုင်ပင်စာလရာဇာမင်းဆိုတာအလွန်ကိုဘုန်းကြီးတဲ့မင်းနဲ့တရားမင်းကတော့မှသူ့ကိုကိုကြီးစောက်ရှောက်ရတယ်တဲ့ရွှေပိတ်တကြိမ်30ကိုရွှေပြားခတ်ပြီးတော့လုံးတော်ပြည့်ရွှေတင်ငန်းကလူပါတယ်တကယ်ရဲ့329ခုနဲ့အတ္တတာရမင်းအဲ့ဒီအတ္တတာရမင်းနန်းတက်လာတဲ့အခါမှာစေတီတော်ကြီးကိုနောက်ထပ်4000ထပ်မြင့်တယ်တဲ့ဘယ်လောက်ထပ်မြင့်လဲဒါမြင့်အလုံးစေတီတော်ကြီးရဲ့ညံတော်ဘယ်လောက်ဖြစ်သွားပြီလဲ104000ဘယ်လောက်လဲပြေးသေးရေအေးရွှေဆွဲလဲအလုံး90ရွှေဆွဲလဲဘယ်လောက်လဲငွေဆွဲလဲ150ပါတဲ့ထီတော်ကြီးအစ်စ်ကိုလည်းပဲအတ္တတာရမင်းဟာတင်လူခဲ့ပါလေတကရေ344ခုနဲ့အနုရာမမင်းဗာမင်းလဲအနုရာမမင်းလက်ထက်မှာတော့ဘုန်းတော်ပိဋကတ်တထုံပရင်တိရိမာတောကကဂဝံပတိမထေထံကရလိုက်တဲ့ဗုဒ္ဓရဲ့သွားတော်ဓာတ်တစ်ခုသွားတော်သွားတော်ဗုဒ္ဓရဲ့သွားတော်ဗုဒ္ဓရဲ့ဗာလဲအေးဗုဒ္ဓရဲ့သွားတော်ဓာတ်တစ်ခုကိုရွှေမော်တော်ဘုရားကြီးမှာရွှေပန်းတောင်းနဲ့ထည့်ပြီးတော့ဌာပနာလာထားတယ်တဲ့ဂတ်ဘုန်းကြီးတို့ရွှေမော်တော်ဘုရားကဆံတော်ရောသွားတော်ရောဘာရောဘာရောလဲအေးဆံတော်ရောသွားတော်ရောလာပြီးတော့လှူတဲ့မင်းကတထုံမရင်တိရိမသောကတထုံမရင်နာမည်ဘယ်သူတဲ့အေးတိရိမသောကကသူရထားလိုက်တဲ့ဗုဒ္ဓရဲ့သွားတော်ဓာတ်တစုကိုဟောဒီရှင်မတော်ဘုရားကြီးမှာဘုန်းတော်ပြည့်တိုင်ရွှေပန်းတောင်းနေတယ်။ဘာနဲ့ထည့်တာလဲလဲ။ရွှေပန်းတောင်းနဲ့ထည့်ပြီးတော့ဌာပနာလာထားတာ။ဒီတော့ဌာပနာတိုင်းရှိတဲ့နေရာကိုဘယ်လိုသွားကြသလဲတဲ့။ဥမင်လိုင်ကောင်းတူးသွားတာ။ဘယ်လိုသွားလဲ။မြေအောက်ကနေပြီးတော့ဥမင်လိုင်ကောင်းတူးပြီးတော့သွားတာပဲသားရဲ့။သို့သောမူလဌာပနာတိုင်းထဲမှာသွားထည့်လို့တော့မရတော့ဘူး။ရသေးလား။အလုံးပိတ်သွားပြီ။စယံတရားတွေတက်သွားပြီ။ဒါလို့မဟုတ်လား။အဲ့တော့မူလဌာပနာဓာတ်ရဲ့အနီးအနားမှာပဲသွားရောက်ပြီးတော့ဌာပနာဓာတ်အစ်စ်တစ်ခုကိုလှုပ်ပါတယ်အဲ့ဒါဘယ်နားမှာတော့ဆိုတနင်းငွေထောက်ပါတယ်ပမာတဲ့လေတနင်းငွေထောက်မှာဌာပနာဓာတ်အစ်စ်တစ်ခုထပ်လှုပ်ပြီးတော့အဲ့ဒါဥဒေကြောက်တင်တဲ့ခိုင်ကန်းစွာလှုပ်ပြီးတော့ဗုဒ္ဓရဲ့သွားတော်ဓာတ်တစုကိုယရနာပန်းတော်နဲ့ထည့်ပြီးတော့ဌာပနာထည့်ထားပါတယ်တဲ့ညံတော်ကိုလည်း22000ထပ်တိုးတယ်ညံတော်ကဘယ်လောက်ထပ်တော့ညံတော်ဘယ်လောက်ရှိသွားပြီလဲအေးထီတော်ဒီတင်ရှင်တင်ငန်းနေကနောက်တကဒုတိယမိကဒိဗ္ဗငမင်းလက်ထက်နန်းတက်လာပြန်တယ်အဲ့ဒီမင်းလက်ထက်မှာ4000ထပ်မြင့်တယ်1130အတောင်ဘယ်လောက်ဖြစ်သွားပြီလဲထီတော်မှာရွှေဆွဲလဲအလုံး90ငွေဆွဲလဲအလုံး100ပင်စလောဟဆွဲလဲ50တို့ကိုချိတ်ဆွဲပြီးတော့လှူဒန်းတယ်စိန်လုံးရေ100ဗရမ90မြ200ရွှေတင်ငန်းကအဲ့ဒီဒုတိယမိကဒိဗ္ဗမင်းဟာဘုန်းကြီးတို့ပေးတာရေတေခလို့လို့ခေါ်တဲ့ကုန်းမောင်မှာရှင်မင်းသားလျောက်ရုပ်သားတော်ကြီးကိုလည်းတည်ထားခဲ့တယ်တဲ့အဲ့ဒါကတော့ဖယားရှင်မတော်ပြီးတော့တဲတာဒုတိယမိကဒိဗ္ဗမင်းဗာမင်းနဲ့လေဒုတိယမိဂဒိဗ္ဗမင်းတည်ထားခဲ့တာရှင်မင်းသာလောင်းဘုရားတဲ့လျောင်းတော်မူဘုရားကြီးဘာဘုရားကြီးတဲ့လဲလျောင်းတော်မူဘုရားကြီးကိုတည်သွားတာ366ခုနဲ့အကတမန္တရာဇမင်းနန်းတဲ့လာပြန်တယ်အဲ့ဒီမင်းလက်ထက်မှာတော့ရေတွင်းရေကန်းစရတစ်စောင်းနေဆောက်လို့လူတန်းနေစေတီတော်ကြီးကို6000ထပ်မြင့်တယ် ဘယ်လောက်ထမ်းမြင့်လဲအားလုံး136000ရှိသွားပြီဘယ်လောက်ရှိသွားလဲထီတော်အစ်စ်ပြုလုပ်ပြီးတော့လှူပါတယ်နောက်တကတက္ကရာ388ခုနှစ်ဥပ္ပလရာဇာမင်းသူ့လက်ထက်မှာ3000ထမ်းမြင့်တယ်ဘယ်လောက်ထမ်းမြင့်လဲညံတော့139000ရှိသွားပြီညံတော့ဘယ်လောက်ရှိသွားနောက်တခါပုံတရိကမင်းနန်းတဲ့လာပြန်တယ်အဲ့ဒီမင်းလက်ထက်မှာတော့9000ထပ်မြင့်တယ်တဲ့ဘယ်နှတောင်း146000ရှိသွားပြီညံတော်အမင်းနောက်ပရိသတ်ရေဘုန်းကြီးတို့ရွှေဘုံတော်ဖရာထူးဆန်းတယ်ထူးဆန်းတာအဲ့ဒါကိုပြောနေတာမင်းတစ်ပါးတက်လာရင်2000ထပ်မြင့်3000ထပ်မြင့်ဒီလိုတူတူတူတူပြီးတော့တည်သွားတာတက်ကြီး405ခုနဲ့တိတ်တရာကမင်းဗာမင်းလည်းပရိသတ်အေးဘုန်းကြီးတို့အဲ့ဒီတရားဟောဘူးတဲ့တိတ်တရာဇာနဲ့ဆူလအဲသူဘတာဒီဝီမိဘရားအကြောင်းဆိုတာဟောဒီရှင်မတော်ဘုရားဘောပဲခေါ်သွားတာပဲဇလက်ထော်မင်းသမီးဗာလဲပရိသတ်ရေအဲဇလက်ထော်မင်းသမီးဆိုတာအဲ့ဒီသူဘတာပဲအဲ့ဒါတိတ်တဘရင်မိဘရားပဲဘုန်းကြီးတို့ဟောဘူးတဲ့ဘုဂိုးသမိုင်းဆိုပြီးတော့ဟုတ်လားအဲ့ဒီတော့ထားလိုက်ပါတော့အဲ့ဒီတိတ်တရာဇာမင်းနဲ့ဇလက်ထော်မိမရားတို့ကနောက်ထဘုန်းကြီးတို့ပရိသတ်ရေ2000ထပ်မြင့်နေတယ်ဘယ်လောက်ထပ်မြင့်လဲ148000ရှိသွားပြီဘယ်လောက်ရှိသွားလဲအေးသမလမင်းကစပြီးတော့တိတ်တမင်းထီအောင်ကိုပေါင်းလိုက်ကြတော့ပရိသတ်မင်းပေါင်းဘယ်လောက်တုံးဆို1800မင်းပေါင်းဘယ်လောက်လဲမင်းပေါင်း1800အဆုံး312ခုနှစ်ပတ်လုံးပရိသတ်ရဲ့နှစ်ပေါင်း300ကျော်တဲ့ဟန်သာဝတီနေပြည်တော်ကြီးဟာအဲ့ဒီတိတ်တမင်းပေါင်း1800ရဲ့နောက်ဆုံးပေါ့ဟန္တာဝတီနေပြည်တော်ကြီးဘယ်နဲ့ဖြစ်သွားတော့ဆိုတော့မင်းမဲ့တိုက်ပြီဖြစ်သွားတယ်တခါလာပြန်ဟောပရိသတ်ကြီးတိုက်ပြီကြီးဟာရှင်မင်းမရှိတော့ပြန်ဘူးဟုတ်လားတိုက်ပြီကြီးရှင်မင်းမဲ့သွားပြန်ရောတဲ့တိုက်ပြီကြီးရှင်မင်းမဲ့ပြီးတော့မင်းမဲ့တိုက်ပြီကြီးဖြစ်သွားလိုက်တာဟာတက္ကရာ931ခုနှစ်မௌတမမျိုးကဗညာဦးတဲ့ဗမင်းနဲ့လေဗညာဦးမင်းကဟန္တာဝတီကိုနန်းပြောင်းလာပြီးတော့ဟန္တာဝတီဘကိုးမြို့မှာနန်းလာစိုက်တယ်ပရိသတ်ကြီးနန်းလာစိုက်တော့အဲ့ဒီဗညာဦးမင်းလက်ထက်မှာရှင်မတော်စီရီတော်ကြီးကိုနောက်ထပ်4000ထပ်မြင့်တယ်ဘယ်နှတောင်ထပ်မြင့်152000ရှိသွားပြီဘယ်လောက်ရှိသွားလဲတသာ152000ရှိသွားရောအဲ့ဒါ945ခုနှစ်မှာပညာနဲ့ဘွဲခံတဲ့ရာဇာတရစ်မင်းနန်းတက်လာပြန်တဲ့မိဘယံအမိကသူပပါဒေဝီတဲ့အဲ့ဒီမင်းကြီးကဘုံတကောနဲ့ပြည်စုံလို့တီဟိုကျွန်းကပန္တုရာမမင်းကသမီးတော်သူမုဒ္ဒဒေဝီရဲ့ဗုဒ္ဓရဲ့ဆွေတော်ရဲ့ဆွေတော်ထဲ့ထားတဲ့တပိတ်တော်တို့ကိုဆက်တာလာတယ်တဲ့တီဟိုကလာဆက်တာဘယ်ကလာဆက်လဲအဆက်ခံရတဲ့မင်းကရာဇာတိရာဇာတရစ်ပညာနွယ်ပညာနွယ်ဘွဲခံဒါဇာတရစ်မင်းလက်ထက်မှာတီဟိုကနေပြီးတော့ပန္နုရာမမင်းကသမီးတော်သူမုဒ္ဒဒေဝီရဲ့ဗုဒ္ဓရဲ့မြတ်ဆွေတော်ရဲ့ဆွေတော်ထဲ့တဲ့တပိတ်တော်ကိုဆက်တာတယ်အဲ့ဒီဗုဒ္ဓရဲ့ဆွေတော်နဲ့တပိတ်တော်တို့ကိုဥမင်လိုင်ကောင်းတူးပြန်တာပဲပရိသတ်ကြီးဥမင်လိုင်ကောင်းတူးပြီးတော့အရှိတောင်တောက်အရာကနေပြီးတော့ဌာပနာထဲ့ထားတယ်အရှိတောင်တောက်ကတည်းဘယ်ကနေထဲ့ထားလဲထဲအရှိတောင်တော့ကနေဌာပနာထည့်ပေးလိုက်တယ်ထည့်ပြီးတော့ဘိဓုပရိသတ်ရဲ့အဲ့ဒီစေတီတော်ကြီးကိုညံတော်နောက်ထပ် 73,000 နဲ့ညံတော်ဘယ်လောက်ထမ်းမြင့်လဲအားလုံး165,000ရှိသွားပြီဘယ်လောက်ရှိသွားလဲ165,000ရှိအဲ့ဒီထီတော်လေးတင်ရွှေတင်ကနေကနောက်သူ့ရဲ့သားတော်ဗညာဓမ္မရာသာမင်းလက်ထက်မှာညံတော်နောက်ထပ် 9,000 ထမ်းမြင့်တယ်အားလုံးညံတော်အမြင့် 180ရှင်မတော်သီရီတော်ကြီးရဲ့ညံတော်အမြင့်ဘလောက်လဲအဲ့ဒီ180ပြည့်ပြီးတဲ့နောက်ဗညာယံလို့ခေါ်တဲ့မင်းအဲ့ဒီမင်းနန်းတက်လာပြန်တယ်အဲ့ဒီမင်းရဲ့လက်ထက်မှာ2000ထပ်မြင့်တယ်180နဲ့2000ဘလောက်လဲမေသာတက္ကရာ808ခုနှစ်ရှင်စောပုရဲ့သားတော်ရှင်စောပုရဲ့သားတဲ့ဘုရုရဲ့သားလဲဗညာပရုမင်းနန်းတက်လာတယ်အဲ့ဒီမင်းလက်ထက်မှာ4000ထပ်မြင့်တယ်ဘလောက်ထပ်မြင့်လဲ186,000ရှိသွားပြီအဲ့ဒီမင်းနန်းကြပြီးတဲ့နောက်မှာဗညာကြံလို့ခေါ်တဲ့မင်းနန်းတက်တယ်အဲ့ဒီမင်းလက်ထက်မှာတော့စီရီတော်ကြီးကိုညံတော်ထပ်မမြင့်ဘူးတဲ့ ထမမြင်မဲနဲ့ဆွေတင်ကလုံးတော်ပြည့်ကတ်လူသွားတယ်တဲ့အဲ့ဒီမင်းနန်းကြသွားပြီးတဲ့နောက်မှာတက္ကရိပ်134ခုနှစ်ရှင်စောပုဘယမကြီးနတ်တက်လာတယ်ဘယ်သူနတ်တက်အဲ့ဒီရှင်စောပုဘယမကြီးလက်ထက်မှာဘယမကြီးရှင်စောပုက6တောင်ထပ်မြင့်နေတဲ့ရှင်မတော်စေတီတော်ကြီးကိုဘယမကြီးရှင်စောပုကဘယ်နှတောင်ထပ်မြင့်နေအဲ့ဒီတော့ဘုန်းကြီးတို့ဘယင်သားရေဘလောက်ရှိသွားပြီဆိုဆိုရင်182,000ရှိသွားပြီရှင်မတော်စေတီတော်ကြီးရဲ့ညံတော်ကဘလောက်လဲ182,000နဲ့ရှင်စောပုဘယင်မကြီးခန္တာဝတိမှာ19နှစ်နန်းဆံပါတယ်ဘယ်နှစ်နှစ်နန်းဆံလဲအေးသူနန်းကြသွားပြီးနောက်မှာတမက်ရှင်စောပုဘယင်မကြီးရဲ့တမက်ဓမ္မစေတီမင်းနန်းတက်လာဘယ်သူနန်းတက်လဲဓမ္မစေတီမင်းနန်းတက်လာတဲ့အချိန်မှာရှင်မတော်စေတီတော်ကြီးကို3,000ထပ်မြင့်နေတဲ့ဘလောက်ထမ်းမြင့်လဲ185,000ရှိသွားပြီဘလောက်ရှိသွားလဲအေး185,000တိတိအဲ့ဒီမင်းကြီးဟာဓမ္မစေတီမင်းကြီးဟာသူ့ရဲ့ကိုယ်အလေးချိန်42ပိတ်သာမိဖုရားရဲ့ကိုယ်အလေးချိန်25ပိတ်သာ200ပေါင်းရွှေ68ပိတ်သာကိုရွှေပြားခတ်ပြီးတော့ရွှေမော်တော်စေတီတော်ကြီးမှရွှေတင်ငန်းကတ်တယ်ရွှေမော်တော်စေတီတော်ကြီးမှရွှေတင်ငန်းကတ်တာဓမ္မစေတီမင်းမမင်းလဲမရေးသားအေးသူနန်းကြပြီးတဲ့နောက်မှာသူ့ရဲ့သားတော်ဗညာယံလက်ထက်မှာလေမုန်တိုင်းတိုက်ခတ်လို့ထီးတော်ဟာမြို့တော်ရဲ့မြောက်ဖက်ကြက်မောက်ဖရာရှင်ရှင်တော်ကိုလွေ့ဆင်ပြီးတော့မြေခတယ်တဲ့အဲ့ဒီကြက်မောက်ဖရာဆိုတာကတော့ခွန်ကြီးတို့ရှင်မတော်ဖရာတမိုင်းမှာအထူးမပြဘူးဘယ်နာလဲတော့မသိဘူးအဲ့ဒါကတော့မြို့တော်ရဲ့မြောက်ဖက်ကြက်မောက်ဖရာရှင်ရှင်တော်ကိုရှင်မတော်ဖရာကြီးရဲ့ထီးတော်ဟာလေမုန်တိုင်းတိုက်ခတ်လို့မြေခသွားတယ်အဲ့ဒါကိုမင်းကြီးကသူ့ရဲ့ကိုယ်အလေးချိန်48ပိတ်သားနဲ့ညီမျှတဲ့ရွှေနန်းကျိုးကိုပြုတ်လုပြီးတော့ထီတော်ကြီးကိုပြန်လဲပြင်ရှင်တုံနှောင်ကနောက်ထပ်ညံတော့4,000ထပ်မြင့်တယ်တဲ့ပရိသတ်ကြီးညံတော့ဘယ်နဲ့တောင်ထပ်မြင့်189,000ရှိသွားပြီဘယ်လောက်ရှိသွားလဲအေးအဲ့ဒီ189,000ထိပူဇော်ပြီးတဲ့နောက်မှာတော့ရင်မြင်တော်ပေါ်မှာအယံစေတီအယံစေတီဒီပေါက်ထားတာကဘုန်းကြီးတို့ပြည်သားမှတ်ထားဗညာယံလက်ထက်ကြမှာငကိုတော့ကရှင်မတော်ဘုရားကြီးကဒီတိုင်းလုံးတော်ပြည့်ပဲအယံစေတီတွေမရှိသေးဘူးအယံစေတီတွေတဲသွားတာက52ဆူတဲ့အယံစေတီပေါင်းဘယ်လောက်လဲအဲ့ဒါဓမ္မစေတီမင်းကြီးရဲ့သားတော်ဗညာယံလို့ခေါ်တဲ့မင်းလက်ထက်ကြမှာရှင်မတော်ဘုရားကြီးကအယံစေတီတွေပါလာအဲအဲ့ဒီကနေပြီးတော့ဗညာယံရဲ့နိုင်ဝါဆံကံတော်ကုန်ပြီးတော့ဗညာယံရဲ့သားတော်သူရှင်တကံရွတ်ပြီလို့ခေါ်တဲ့မင်းလက်ထက်ရောက်လာတော့အဲ့ဒီရှင်မတော်စေတီတော်ကြီးကိုနောက်ထပ်3,000ထပ်တိုးတယ်တဲ့ညံတော်ဘယ်လောက်လဲ192,000ရှိသွားပြီပရိသတ်နောက်တက်ကတောင်ကူဘရင်တပင်ရွှေတိတောင်ကူဘရင်ဘယ်သူလဲအဲ့ဒီတပင်ရွှေတိလက်ထက်မှာစေတီတော်ကြီးကိုညံတော်ထပ်တိုးပြီးတော့မပြုတ်ပြန်ပါဘူးသောတော်လည်းပဲရှင်မတော်ဘုရားကြီးကိုလှဖူးတဲ့အခါမှာအလွန်တရာကိုကြီးညိုပြီးတော့တောင်ကူဘရင်တပင်ရွှေတိဟာဘုန်းတော်ပြည့်တတ်ရင်မိဘရားကိုလက်ဆွဲလို့သူ့မိဘရားကိုဟောဒီရွှေကရားနဲ့ရှင်မတော်ဘုရားကြီးမှရေထဲချပြီးတော့ထူထမ်းသွားတယ်တောင်ကူဘရင်တပင်ရွှေတိကရှင်မတော်ဘုရားမှသူ့မယားကိုလှူသွားတာသူ့မိဘရားကိုရေထဲချပြီးတော့ဟုတ်လားပြည့်တတ်ရင်ဘုရားကြီးညိုလုံးလို့တဲ့အဲ့ဒါဘုန်းကြီးတို့သာပေမှာဘယ်လိုပြောလဲဗရိယပရိစ္ဆာကဘာတယ်လဲပရိသတ်ပုတ္တပရိစ္ဆာကဓနပရိစ္ဆာကဗရိယပရိစ္ဆာကမရှိဘူးလားအေးစွန့်ရင်းကြီး၅ပါးလေစွန့်ရင်းကြီးဘယ်နှပါးတယ်လဲခြေနံကိုစွန့်တယ်သာသမီကိုစွန့်တယ်မယားကိုစွန့်တယ်အဲ့ဒါတောက်ကိုဘရင်တပင်ရွှေထီးကရှင်မတော်ဘုရားကြီးကြီးညိုလွန်းလို့တဲ့သူ့မိဘရားလက်ဆွဲပြီးတော့ဟောဒီရင်းမြင်တော်ပေါ်မှာရေသက်ချလို့မိဘရားကိုလှူသွားတယ်တဲ့ကဲအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဘေးတားရင်တမိန်တော်ရာမမင်းနန်းတက်လာတယ်အဲ့ဒီမင်းလက်ထက်မှာ6,000ထပ်တိုးပြီးတော့မြင့်နေ198,000ဘယ်လောက်လဲဘေးသားအဲ့ဒီမင်းနောက်မှာတော့ဘရင်နောက်အဲ့ဒီမင်းနောက်နန်းတက်လာတာဘယ်သူလဲဘရင်နောက်မင်းလက်ထက်မှာတော့ရွှေမတော်စီတီတော်ကြီးကိုရွှေထီးအစ်စ်တင်းနဲ့ညံတော်တော့ထပ်မမြင်ဘူးတဲ့သို့တော်လည်းပဲဘရင်နောက်ရဲ့လက်ထက်မှာထူးခြားတာကမဟာစီတီကြီးကိုတည်သွားတယ်တဲ့ဘာကိုတည်သွားလဲအခုအနောက်တော့မှမဟာသီရီမရှိဘူးလားအဲ့ဒါမဟာသီရီကြီးရဲ့မူလဖရာတာယကဟာဘယင်းတော်ဘယ်သူလဲဘယေတာရဲ့
ကဲဘယင်းအောင်နိုင်ပါစံကံတော်ကိုဘယင်းအောင်ရဲ့သားတော့ငါးစုတာရကနန္ဒမင်းဘယင်းအောင်ရဲ့သားတော့နန္ဒမင်းဗာမင်းလည်းဘယိဒ္ဓနန္ဒမင်းလက်ထက်မှာတော့ရွှေပိတ်တဲ့ကျိန်20ကိုရွှေပြားရွှေနန်းကြီးတွေရက်ပြီးတော့ဆက်သွားဖို့ကိုတုတ်ချီရွှေချအဲ့ဒီကုသိုလ်ကောင်းမှုတွေလုပ်ပါလေနောက်တဲ့အခါဘိန်းတို့ပြေဒ္ဓရဲ့အင်းဝမှာနန်းဆန်နေတဲ့အနောက်ဘက်လုံးမင်းအနောက်ဘက်လုံးမင်းဟန်တာဝတီမှာနန်းလာဆန်ပြီးတော့အနောက်ဘက်လုံးမင်းကြီးကလည်းပဲဘုန်းကြီးတို့ရွှေမော်တော်ဘုရားကြီးကိုရွှေထီတော်တွေတင်းရွှေတင်ငန်းတွေကတ်လှူသွားဘူးတဲ့အဲ့ဒီနောက်တာလုံမင်းကြီးလက်ထက်ရောက်ဘယ်မင်းလက်ထက်ရောက်တာလုံမင်းကြီးလက်ထက်ရောက်တော့ရွှေထီတော်တင်းရွှေတင်ငန်းကတ်တယ်အဲ့ဒီနောက်ပြင်းလက်ထက်ရောက်တော့ရွှေတင်ငန်းကတ်တယ်နောက်တက်ကမင်းရဲ့ကြော်ထင်သူ့လက်ထက်မှာလည်းထီတင်နေရွှေတင်ငန်းကတ်တယ်နောက်တက်ကဆင်ညာရှင်မင်းနဲ့သူ့လက်ထက်မှာလည်းထီတင်ရွှေတင်ငန်းကတ်တယ်နောက်တကမြမိုင်းတိသာသာသေနာဓိပတိမင်းအဲ့ဒီလက်ထက်မှာလည်းပဲရွှေထီတော်တင်ရွှေတင်ငန်းကတ်တယ်တက္ကရာ1136ခုနှစ်ဒုတိယအကျိန်မြေငလျင်တံကိုခံရပြီးတော့ဇေဒီကြီးပြိုကျသွားတာမင်း50တိုင်းတိုင်းအနှစ်30တိတိတိုင်းသူပြည်သားတွေဘုန်းကြီးတို့ပရိသတ်ပြုပြင်မဲ့လို့မရှိဘဲနဲ့ဖြူမတော်ဖရာကြီးကအနှစ်30တဲ့နှစ်ပေါင်းဘယ်လောက်လဲဒီတိုင်းအုပ်ပုံကြီးတဲ့ပြုတ်မဲ့လို့မရှိတော့ဘူးတဲ့လှူဒါန်းမဲ့လို့မရှိပြိုပြက်နေတဲ့ရှင်မတော်ဘုရားကြီးကိုတက်ကြရ1143ခုနှစ်မှာအမရပူရမှာနန်းစာနဲ့ဘိုးတော်မင်းကြီးတဲ့ဗာမင်းနဲ့လည်းပရိသတ်အဲဘိုးတော်မင်းကြီးကကြားရောဟန္တာဝတီမှာရှင်မတော်ဘုရားကြီးပြိုသွားတာဘယ်သူမှတင်မဲ့လို့မရှိဘူးဖြစ်နေတယ်အဲဒါကိုင်းမူကြီးမယသေနာပတိများရှင်မတော်ဘုရားကြီးသွားတီးရဆိုပြီးတော့နဂုမူလညံတော်198တောင်အကျေဝန်းအတောင်900ရှေ့မွန်ဘယင်များတည်ထားတဲ့အတိုင်းပြန်လေပြီးတော့လှူဒန်းတယ်တဲ့ကောဇာနှင့် 1151 ခုတကူးလားပြည့်စနေနေ့မှာထီးတင်တယ်1151ခုဘယ်လောက်လဲဘုရင်သာတကူးလားပြည့်နေ့ဘယ်နေ့လဲအနှစ်30လုံးလုံးမြေခနေတဲ့ရွှေမတော်စီရီတော်ကြီးကိုပြန်လဲပြင်ဆင်ပြီးတော့လှူဒန်းတဲ့မင်းကြီးကဘိုးတော်မင်းဗာမင်းလည်းပရိသတ်အဲ့ဒီဘုရားကြီးတီးလို့ထီးတော့တင်လို့အောင်မြင်တဲ့နေ့က1150ခုတကူးလားပြည့်စနေနေ့တကူးလားပြည့်အေးအဲ့ဒီနေ့မှာထီးတင်ဝဲခန္ဓာပြီးပါတယ်ဒါကြောင့်ဘုန်းကြီးတို့ရွှေမတော်ဘုရားရဲ့ပွဲတော်ဟာတကူးလားပြည့်ရွှေမတော်ဘုရားရဲ့ပွဲတော်ဟာဘယ်လားမထာနောဘိုးတော်မင်းလက်ထက်မှာတတ်မှတ်သွားတာဘယ်မင်းလက်ထက်မှာလဲဘိုးတော်မင်းလက်ထက်မှာတတ်မှတ်သွားတာရှင်မတော်ဘုရားကြီးထီးတင်လို့ပြီးတဲ့နေ့ဟာတကူလာပြည့်စနေနေ့မို့လို့နောင်ကိုရှင်မတော်ဘုရားပွဲတော်ကျင်းပရင်တကူလာပြည့်နေ့ကျင်းပကြလို့အဲ့ဒါဘိုးတော်မင်းကတတ်မှတ်ပေးသွားတာတဲ့ဟုတ်ပြီလားဘုရားသားရဲ့ကိုင်တုတ်တုတ်လေးသွားကြတော့1214ခုနှစ်မတုတ်လို့လည်းမရဘူးလေလေးတားကြီးကထိုးတော်မှာဟုတ်ဟုတ်လားဘုရားသားမရေသားကလည်းဖြစ်နေပြီးတော့နာဘုန်းကြီးကလည်းအဲ့ဒါခါသုတ်သုတ်သွားနေရတာအဲ့တော့ရှင်မတော်ဘုရားကြီးဘုန်းကြီးတို့မရေသားရေဘုရားမင်းတရားကလာပြီးတော့ရွှေတင်ငန်းတွေကပြန်လေပြီးတော့တီထောင်ဒီဘုရားကြီးညံတော်တွေထပ်တိုးပြီးတော့ရှေ့မြန်မာမွန်ပြည်မြားရဲ့လက်အရာအတိုင်းပဲတီထားပါလို့ဆိုပြီးတော့အဲ့ဒီလက်ထက်မှာ198တောင်ရှိသွားပြီညံတော်ဘယ်လောက်ရှိသွားပြီလဲ198တောင်ရှိသွားပြီတဲ့1134ခုနှစ်တဘိုရဲလကွယ်ကြာသာပရင်းနေနေ့လဲတနာကြီး15မိနစ်ချိန်မှာငရင်ထလုတ်ပြန်နေတဲ့3ချိန်ရှိပြီဘယ်နှချိန်ရှိပြီလဲငရင်ကြီးပြင်းစွာလှုပ်တဲ့အတွက်ကြောင့်မလို့ဆက်သွားဖူးကနေအထက်ကစပြီးတော့တန်တိုင်းတစ်ပိုင်းကျိုးငှက်မြနာစိန်မှုတော်တွေကျိုးပြီးတော့ယာဟုတောက်ဘယ်တော့ကိုကြာလာလဲယာဟုတောက်ကိုကြာလာတဲ့စေတီတော်ကြီးရဲ့ပထမအချက်မှာတင်နေတယ်အဲ့ဒါစီရီတော်ကြီးရဲ့သမိုင်းကြောင်းအပြည့်စုံကိုဖတ်ချင်ရင်တော့ရှင်မတော်ဂောဘကကထုတ်တဲ့သမိုင်းဆောင်ကိုဝေဖာဘုန်းကြီးကတော့လိုအပ်တဲ့အကြောင်းအရာလေးတွေပဲထုတ်ပြီးတော့ပြောသွားတာဟုတ်လားဘုရားသခင်အဲအဲ့ဒီတော့အဲ့ဒီစိန်မှုတော်ကြီးမြေခကျွေကြအဲ့ဒီလိုတွေဖြည်းလာတဲ့အခါကျတော့ဘုန်းကြီးတို့တက္ကရက1214ခုဘယ်လောက်လဲဘုရားသခင်တဘူတွဲလကွယ်နေဘယ်နေ့လဲကြာတာပရင်းနေနေ့လေတနာကြီးနဲ့15မိနစ်အချိန်ပါလေတတိယအချိန်မြင်းကလင်းကြီးသွားလှုပ်တဲ့အတွက်ကြောင့်မို့လို့ဆက်သွားဖို့ကနေစပြီးတော့တန်တိုင်တစ်ပိုင်းနဲ့ငှက်မြနာစိန်မှုတော်များကျုပ်ပြပျက်စီးပြီးတော့ရာဟုတောက်ကိုကြပါတယ်တဲ့အဲ့ဒီစိန်မှုတော်ကိုတော့ဘကိုးမြို့ဝင်တော့တော်မင်း ဥဝိုက်ဝင်တော့ကတော့ဒေါ်မေအိုတို့မိသားစုတို့ကရွှေချိန်90ပြတ်သားရှိတဲ့စိန်ဘူးတော်ကြီးပြုလုပ်ပြီးတော့10ရည်ရှိတဲ့စိန်ကိုအထွတ်တက်လို့တင်လူပါတယ်မှတ်မြနာတော်ကိုတော့ကန္တရဝတိကစောပွားကြီးစောလခေါ်နဲ့စောပွားကတော်တို့ကနေပြီးတော့ရွှေပိတ်တချိန်435ဘဲ3ရွေငွေပိတ်တချိန်150 1540ကျပ်သားရှိတဲ့မျက်မြနာတော်ကြီးကိုတင်လို့ပူဇော်ပါတယ်တဲ့1289ခုနှစ်ပရမဝါဒလသော2ရက်ခရစ်နှစ်1938ခုနှစ်ဇူလိုင်လ5ရက်နေ့ကျာသာပတိနေ့မနေ့အာယုံတက်ချိန်4နာရီနဲ့45မိနစ်ချိန်မှာစတုထအကျိတ်မြေငလျင်လှုပ်ပါတယ်ရှင်မော်တော်စီရီတော်ကြီးရဲ့ငှက်ပြောမှုမှစရွေခေါင်းလုံးပုံထိအောင်ပြိုကျပြီးတော့အဲ့ဒီပြိုကျတဲ့ငှက်ပြောမှုကြီးဟာဒီနေ့ဘုန်းကြီးတို့တနင်္ဂနွေတောက်မှာဖူးတွေ့ရတာစိတ်စိတ်လို့ရေးတာတွေ့တယ်ဟုတ်လားတနင်္ဂနွေတောက်မှာလေမရှိဘူးလားအဲ့အဲ့ဒီငါပြောဘူးကြီးကအဲ့ဒါအလုံးတိုင်းအဲ့ဒီတိုင်းကြလာတာလေအဲ့ဒါကြလာတဲ့ခုနှစ်က1289ခုပရမဝါဇုလားဆို2ရက်ခရစ်နှစ်1938ခုဇူလိုင်လ5ရက်နေ့ကြာတာပြင်းနေမနဲ့အာယုံတက်6နာရီ45မိနစ်မှာအဲ့ဒါရှင်မော်တော်စီရီတော်ကြီးဒီစတုထအကျိတ်မြင်းကလင်းတံကိုခံရပါတယ်အဲ့တော့အဲ့ဒီချိန်ကဘုန်းကြီးတို့အင်္ဂလိပ်မင်းအုပ်ချုပ်နေတဲ့အချိန်ဖြစ်လို့မြို့သူမြို့သားတွေကသူပေါင်းပြီးတော့စီရီတော်ကြီးကိုပြန်လဲတိဆောက်ကြရညံတော်အမြင့်200 2000နဲ့2မိုက်200 2000နဲ့2မိုက်ပြန်လဲတိဆောက်ပြီးတော့ထားလိုက်တာ1292ခုကဆုံလာသာ9ရက်တနင်္လာနေ့ည8:15မိနစ်အချိန်လာပြန်ပြီငရင်တစ်ချိန်ပရိသတ်ရေသဘောတည်းကိုဇီးမြူဒီထည့်ပြီးတော့လှိမ့်လိုက်သလိုပဲတဲ့ပင်စမအကျိငရင်အကြီးကျယ်လှုပ်ပါတယ်တဲ့အဲ့ဒါဘကုန်းမြို့မှာလူနေတိုက်တာအဆောက်အဦတွေအကုန်လုံးပြည့်စည်ပြီးတော့ရှင်မတော်စီရီတော်ကြီးဟာလည်းပဲအောက်ပထမပြည့်စရံအထိပြိုကျသွားတယ်တဲ့အဲ့ဒီလိုပြိုကျသွားတဲ့ပြည့်စမအချိန်မြောက်ပြိုကျတာကိုတော့ပြန်လဲမပြုတ်ပြင်နိုင်မဲနဲ့ဘုန်းတော်ဘိရတားထားလိုက်တာအနှစ်20တဲ့မပြုတ်ပြင်မဲထားနိုင်တာဘယ်လောက်တက်လဲအနှစ်20လုံးလုံးဒီအတိုင်းပဲထားလိုက်ရတာအဲ့ဒီကနေခစ်တီခစ်တီပြောင်းတော့ဂျပန်ခေရောက်လာရောဘာခေရောက်လာလဲအာဂျပန်ခေရောက်လာတော့မြို့ပေါ်ကစေတနာတရားတရားရှိတဲ့လူကြီးတွေတိုင်ပင်ပြီးတော့ဆရာတော်တွေကိုရှောက်ရှောက်ပြီးတော့အင်္ဂါတောက်ကနေစပြီးတော့ပြန်တည်ကြလာအခုမြင်ရတဲ့ဘုရားကြီးဒါတာအင်္ဂါတောက်ကစလာဘယ်တော့ကစတာလဲအင်္ဂါတောက်ကနေစပြီးတော့ပြန်တည်ကြတာခစ်ကလည်းခစ်ပြည့်ကြီးပေါ့ဗျာအစသာရရရှားပါပြီးတော့တိုင်းသူပြည်သားကုရမလက်အောက်ကိုရောက်နေတဲ့အချိန်မှာပဲသရတရားရှိကြတယ်ဗုဒ္ဓဘာသာသူတော်စင်တွေကနေတိုင်းနေတိုင်းလာပြီးတော့အုတ်သေးကြမိလာမေးတွေသေးကြတဲတွေသေးကြနဲ့အဲ့ဒီလိုလုံအားဒါနတွေနဲ့တိဆောက်ပြီးတော့လာလိုက်တာတော်တော်လေးတော့ခကြီးရောက်လာပြီပရိသတ်အင်္ဂလိပ်နဲ့မဟာမိတ်စစ်တပ်တွေဂျပန်ကိုမောင်းထောက်ဂျပန်တွေထွက်ပြေးတိုင်းပြည်မငြိမ်မသက်ဖြစ်နေတဲ့အချိန်မှာဇေဒီတော်ကြီးရဲ့တိဆောက်မှုတွေကိုရပ်ထားရတယ်နောက်ဘုန်းကြီးတို့မြန်မာနိုင်ငံလွတ်လာရေးရပြီဆိုလိုက်ကြစို့လွတ်လာရေးရတော့မှနိုင်ငံတော်သမဏကြီးတို့ဝန်ကြီးချုပ်တို့ဘာတို့အစုံမှလာပြီးတော့1309ခုနှစ်တဘောလွတ်ရသန်း14ရက်စနေနေ့မှာလာရောက်ပြီးတော့ပနက်တော်တင်မင်္ဂလာခန်းသာဆင်ပြီးတော့မိယထာတန်လန်းတန်ချိန်200တဲ့မိယထာတန်လန်းနေတန်ချိန်ဘယ်လောက်ရလဲအဲ့ဒါအခုရှင်မတော်ဘုရားကြီးတဲ့မှာမိယထာတန်လန်းနေတန်ချိန်200နိုင်ငံတော်ကလှူတယ်အဲ့ဒါကိုဘိန်းတို့ဘိန်းသားကြီးကြောက်ကန်ပြီးတော့လေဟောဒီစေတော်ကြီးကိုအခိုင်အခန့်တီဆောက်တာအလုတ်သမားပေါင်း800လုတ်သမားပေါင်းဘယ်လောက်နေရောညပါဝိုင်းဝန်းပြီးတော့တီဆောက်တာ1315ခုနှစ်တကူးလာဆန်း73ရက်နေ့စိန်မူးတော်ငှက်မြနာတော်ရှင်ထီတော်တို့ကိုတင်လူပူဇော်နိုင်ခဲ့တယ်တဲ့အဲ့ဒါရင်မြင်တော်ကနေပြီးတော့စိန်မူးတော်ထိတ်ထိအောင်ကိုရွှေမော်တော်စီရီတော်ကြီးရဲ့ညံတော်ဟာ383ပေရှိတယ်ဘယ်လောက်ရှိလဲမတ္တာမတ္တာဘကိုးမှနေပြီးတော့ဒီလိုရွှေမော်တော်ဘုရားကြီးညံတော်ဘယ်လောက်ရှိတုံးဆိုအေးအေးအဲနဲ့လုံးမနေနဲ့ရွှေမော်တော်ဘုရားကြီးညံတော်အမြင့်မနေပေရှိလဲ383ပေနဲ့ကိုလက်မပါသေးတယ်383ပေနဲ့ဘယ်နဲ့လက်မလဲကိုလက်မအဲ့ဒါလေးတွေမှတ်သွားအခုဘုန်းကြီးတို့ပန်းတင်ကုန်ဇေဒီအယံဇေဒီတွေမရှိဘူးလားပထမပန်းတင်ကုန်မှာအယံဇေဒီပေါင်းဘယ်လောက်ရှိတော့ဆိုရင်နောက်ပြီးမှသွားကြည့်64သူရှိတယ်တဲ့
ဘာမှဘာမှအပေါ်စင်းမှာစေတီတွေဘယ်လောက်ရှိလဲ64ခုရှိတယ်ဘယ်လောက်ရှိလဲပရိသတ်ဒုတိယပန်းတင်ကုန်းမှာအယံစေတီပေါင်း58ခုရှိတယ်တဲ့အယံစေတီပေါင်းဘယ်လောက်ရှိလဲအဲ့တော့ပေါင်းကြည့်ပေါ့ရှင်မတော်ဘုရားကြီးကိုယံထားတဲ့စေတီတွေဘယ်လောက်ရှိတုံးဆိုတော့ကိုယ့်အကူပေါင်းလိုက်တော့နော်ကဲရှင်မတော်ဘုရားသမိုင်းပြီးပြီဗာသိကျင်လေးလေအယံစေတီတွေလည်းအကုန်ပြောပြီးပြီဘုရားကြီးရဲ့ညံတော်လည်းပြောပြီးပြီဘုရားကြီးရဲ့မူလဒါယကာဟာမှတ်လိုက်တော့ပရိသတ်ရဲ့တမန္တရာဇာမင်းတထုံးကမန္တလေးမင်းကြီးဗာမင်းကြီးလေဆံတော်ပင့်လာတာကသုလသာလနဲ့မဟာသာလဆံတော်ပင့်လာတာကဘယ်သူလဲဘယ်မြို့သားတွေလဲဇောင်းတူမြို့သားတွေဗာမြို့သားတွေလဲပရိသတ်ရဲ့အေးဇောင်းတူမြို့သားတွေအဲ့ဒါတို့ဆံတော်ပင့်လာပြီလို့တို့ဘုကိုမြို့သူမြို့သားတွေကအဲ့ဒီရှင်မတော်ဘုရားကြီးကိုကိုးကွယ်နေကြရတာဟုတ်လားပရိသတ်ရဲ့အဲ့ဒီတော့ဘုန်းကြီးတို့အစောတုန်းကရွတ်ခဲ့တဲ့ပါဠိလေးတိုင်းပေါ့ဗျာတတ်တော်ထင်ရှားမြတ်စွာဘုရားကိုအာယုံပြု၍ဩဒီရှင်မတော်စေတီတော်ကြီးဟာတကယ်မြတ်စွာဘုရားရှင်ကိုရမြကြီးတို့ဘုကိုမျိုးကြီးမှလာပြီးတော့တရင်သုံးနေတာပါလားလို့အဲ့ဒီလိုဘုရားရဲ့ဂုဏ်ကိုအာယုံပြုကြဘာဂုဏ်အာယုံပြုမလဲမြတ်စွာဘုရားရဲ့ဆံတော်နှစ်ဆုဘယ်နှစ်ဆုလဲဆွဲတော်နှစ်ဆုသွားတော်သွားတော်ဆွဲတော်နှစ်ဆုဟုတ်တယ်မဟုတ်လားတဆူကယရဏပန်းတောင်းနဲ့တဆူကဘာနဲ့လဲအေးတဆူကယရဏပန်းတောင်းနဲ့တဆူကဘုရားပရိသတ်ရေတပိတ်တော်နဲ့ဘာနဲ့လဲပရိသတ်အေးတပိတ်တော်နဲ့လို့အဲ့ဒီလိုယရဏပန်းတောင်းနဲ့တပိတ်တော်နဲ့ဆံတော်တွေဆွဲတော်တွေကိန့်ဝတ်တော်မူတဲ့ရှင်မတော်စီတီတော်ကြီးကိုအဲ့ဒါဘုရားပရိသတ်ပေါင်းတော်တော်ကောင်းတော်တတ်တော်ထင်ရှားမြတ်စွာဘုရားကိုအာယုံပြု၍ဟောဒီစီတီတော်ကြီးကိုပူဇော်နိုင်ကြပါစေလို့ဆိုတဲ့ရည်ရွယ်ချက်ဖြင့်စေတီယပူဇာတရားဘာတရားလဲပရိသတ်အဲတဏီပြောလို့ရှိရင်ရှင်မတော်ဖယားတမိုင်းပေါ်ပြန်နော်အဲ့တော့ဘုကုမျိုးသူမျိုးသားတွေသိကြပါစေဆိုတဲ့ဒီမေတ္တာဒီစေတနာဖြင့်ခေါ်တော်ရှင်မတော်ဖယားတမိုင်းတွေပြပါပြီဒါကြောင့်ရောစေပူဇေယသံဗုဒ္ဓံတိဋ္ဌံတံလောကနာယကံဓာတုံသတ္တပါမတ္တံမိနေဘူးတတ္တံမိပူဇယေယောနရောအကျဉ်သူသည်လောကနာယကံလူသုံးပါးတို့၏ရှေသွားကောင်းဆောင်ဖြစ်တော်မူသောတိဋ္ဌံတံတတ်တော်ထင်ရှားရှိတော်မူသောသံဃုဒ္ဓံမြတ်စွာဘုရားကိုစေပူဇေယအကဲ၍ပူဇော်ရ၏ယောစာအကျဉ်သူတိကနေဗုဒ္ဓံတာမိပရိနိဗ္ဗာန်ဝင်ဆံချုပ်ငြိမ်းရုပ်သိမ်းတော်အေးမြတော်မူပြီးသောမြတ်စွာဘုရား၏လင်သာတပမတ္တံမိမုံညင်းစေခံရလိဖြစ်သောဓာတုံဓာတ်တော်ပေါင်းကိုပူဇယေကောင်းကောင်းမဲ့သည်ပူဇော်သည်ပါပေပြီတကားသမေစိတ်ဓမ္ပတာဓမ္မိသမံပုံညာမဟကတံတတမံသူပံကရိတဝါနာပူဇေဟိဇိနန္တတုယောစိတ်တပတာဓမ္မိစိတ်ဤကြည်ညိုခြင်းသည်သမေသရမင်းညာစေရနာတို့သေချာအတိတူမြတိရှိသောမဟကတံမှန်စွာဆင်းဆင်းမြတ်သည့်အဖြစ်သို့ရောက်သောပုံညာကုသိုလ်ကောင်းမှုသည်သမံအမြဲတစေတူမြပါ၏တတမံထိုကြောင့်ဇိနန္တတုယောဖယားရှင်ရဲ့ဓာတ်တော်တို့ကိုထူပန်းကရိတဝါနာစေတီပထိုးပြုလို့၍ပူဇေဟိကောင်းစွာမဲ့သွဲပူဇော်သင်ပါပေမည်တကား gain ပရိသတ်ရဲ့လိုက်ဆိုလိုက်တော်ဤသို့ပြုရာပုံညကုသောအဖို့ကိုပင်မွေးမိငင်းနဲ့ဖခင်ဆရာညာတကားကတတ္တဝါအမြတ်နတ်တို့အားလည်းရာညာပါစေပြေမြဝေသည်မြာထွေသာတို့ขอเสดต่ออาลองจาจาตะเมอเมอเมอเมอยู่รอมุจาบากงลอสาธุสาธุสาธุอาลองจาจาตะเมอเมอเมอเมอยู่รอมุจาบากงลอ
တုအလုံးကြကြသည်။